ောင်းဖြစ်ခုသဘာဝဤသမတ်စကြဒေနံတရားတော်များပြီးခဲ့တဲ့ဒီနေ့မနေ့ကနိရောဓသစ္စာနဲ့ပတ်သက်ပြီးတော့နိရောဓ၅မျိုးပြောခဲ့ပါတယ်အဲဒီနိရောဓ၅မျိုးမှာအတူတည်းနေနဲ့ကြည့်ရင်ဒါနတိလာသတိတိကိုပြုလုပ်လို့ရရှိရဲ့ငြိမ်းချမ်းမှုလောဘဒေါသကနေလွတ်မြောက်မှုဟာဒါအတူပဲရှိတယ်အစ်စ်နိရောဓမဟုတ်ဘူးသူလည်းပဲသူထိုက်ရောက်အားလျော်စွာငြိမ်းချမ်းမှုဆိုတဲ့ဤရောဓသတ္တဘောရမှခံစား။နောက်ဝိက္ခမနာပမာဏလို့ခေါ်တဲ့သမထလမ်းကြောင်းမှလည်းပဲလောဘဒေါသတွေငြိမ်းရဲ့ဤရောဓသူကတော့တော်တော်ကြာကြာလေးရနိုင်။သမုဒ္ဒိတာဆိုတဲ့မဉ္ဇဏ်ကတော့နိဗ္ဗာန်ကိုတိုက်ရိုက်မြင်တာပါ။နိဗ္ဗာန်ကိုတိုက်ရိုက်မြင်တဲ့အတွက်ကြောင့်ဒီလိုနိရောဓအနေနဲ့ပါအဲ့လိုတရားမြင်ပြီးဒီနောက်မှာသက္ကတကပြန်သွားနိုင်တဲ့ပฏิပတ္တမနာကိုပုံညာမို့အရေးတရှိကိုစိတ်ကိုရောက်အောင်ပြန်လည်ပြီးပို့ဆောင်နိုင်တဲ့ပုံညာဒါကမဉ္ဇဏ်ရတော့မှနိဗ္ဗာန်ဓာတ်အစ်အဲ့ဒီသဘောတရားကိုမျက်မှောက်ပြုတစ်ချိန်ပေါ့အဘိဓိယမျက်မှောက်ပြုတာမဟုတ်ပဲနဲ့သိက္ခာသနာမျက်မှောက်ပြုနိုင်တဲ့သဘောတရားရပြီးတော့မှပฏิပတ္တမနာဆိုတဲ့ပုံညာရတာဒုနိရောဓတာကိုသက္ကတကပြန်လဲပြီးတော့စိတ်ကိုအဲ့ဒီအာယုန်ကြီးပို့လို့ပုံဝင်လာတဲ့သတ္တမပဝင်လာတဲ့ဆိုတာအဲ့ဒီသဘောတရားနောက်ဆုံးနိဒရဏကတော့မိမိတို့ရရှိရတဲ့ယုံဉာဏ်ပေါင်းဘာမှမရှိတော့ပဲအပိဓာအငြိမ့်ဓာဆိုတဲ့နိရောဓအဲ့ဒါကတော့နိဗ္ဗာန်ဖြစ်ပဲဒီတော့မြတ်စွာဘုရားရဲ့ရည်ရွယ်ချက်ဒီအဆုံးသတ်မှာနိရောဓသစ္စာဆိုတဲ့နိဗ္ဗာန်ဒါကိုတွေ့ရတယ်။ဒါနမှုတွေပြုလုပ်ခိုင်းတာလဲဒီနိရောဓဓာတ်ကိုရရှိခြင်းလို့ရောက်ခြင်းလို့ပထမဆုံးသမထရည်ရှိနေတယ်သမထနိလန်းဖြစ်တယ်ပဲနိရောဓဓာတ်လေးတွေအခိုင်အတန့်တော့ရနိုင်ပါတယ်တော်တော်ကြာကြာလေးရနိုင်တယ်ဆိုပြီးတော့သမထလမ်းကြောင်းတွေကိုလည်းပဲမြတ်စွာဘုရားကထုတ်ပြတာ။ဒါပေမဲ့ဒါနဲ့တင်ကိစ္စပြီးသလားဆိုတော့အတုပဲဖြစ်နေတယ်အသိအမှန်ရောက်သေးတဲ့အတွက်ကြောင့်မဉ္ဉဏ်ကိုတခါထားပေါ်တယ်။မဉ္ဉဏ်ဟောတဲ့အခါကျတော့ယတိပြတ်နိဗ္ဗာန်ကိုမြင်တဲ့အသိရောက်ပါတယ်။ယတိပြတ်နိဗ္ဗာန်ကိုမြင်တော့သူလည်းပဲတကယ်မြင်ပြီးတော့သူ့ရဲ့သဘာဝကပြန်ပြီးရောက်သွားတဲ့သဘောတရားရှိ။အဲဒါကိုသက္ကတကမြင်နိုင်ဖို့ရန်အတွက်ပြန်ပြီးတော့ကြည့်ပါဆိုတဲ့ပုံညာကြည့်နိုင်တဲ့အတွက်ပုံညာမြစ္ဆဝကနာညာဆိုပြီးတော့အဲဒီမှာဆက်ပြတာ။နောက်အရာရဲ့အဆုံးသတ်မှာကတော့ဘဝသတိထုတ်ငိမ့်ပါတယ်ဆိုတော့အဆုံးသတ်ပေါ်ဘုနာတိအာလုံဒုက္ခတွေလွတ်တယ်ဆိုတော့နိစ္စရဏနိရောဓအဘဝပြညာလို့လည်းခေါ်နိုင်တယ်။ဘာမှမကြည့်တော့သောအခြေအနေလို့လည်းပြောနိုင်တယ်။သို့တော်လည်းပဲလောကီထဲမှာအငြိမ့်တဲ့နေရာဖြင့်တည်သွားခြင်းဆိုပြီးတော့လည်းဒီလိုလည်းသတ်မှတ်လို့ရတယ်။နိဗ္ဗာန်အဖြစ်ပေါ့။အဲ့ဒါကိုလည်းပဲဟောပြပါမယ်။မြတ်စွာဘုရားရည်ရွယ်ချက်ဒီအခုပြောတဲ့အတိုင်းပဲအဆုံးသတ်ကနိရောဓသစ္စာဆိုတဲ့နိဗ္ဗာန်အဲဒီနိရောဓသစ္စာဆိုတဲ့နိဗ္ဗာန်ဒီလက်တလုံးမှာမိမိတို့ရရှိရဲ့အခါမှာလက်တလုံးဟောဒီဘဝဒီခန္ဓာနဲ့နိဗ္ဗာန်ကိုအာရုံပြုနိုင်တဲ့အခါမှာဘယ်လိုသဘောတရားမျိုးရှိသလဲဆိုတော့အခုဒီနေ့ရေးပြထားတဲ့နိရောဓသစ္စာညီညာခြင်းငြိမ်းချမ်းခြင်းနဲ့လွတ်မြောက်ခြင်းအဲဒီမှဖြစ်နိရောဓသစ္စာရဲ့အရေးသွေးအနစ်ချုပ်ပေါ့ငြိမ်းချမ်းခြင်းနဲ့လွတ်မြောက်ခြင်းဒါဟုသာပင်မှာတော့နိဗ္ဗာန်တန်တိလက္ခဏာနိဗ္ဗာန်နိဗ္ဗာန်ဒီရဲ့သူ့ကိုမှတ်မယ်ဆိုရင်နိဗ္ဗာန်ကိုမှတ်သားမယ်ဆိုရင်ဘယ်လိုလက္ခဏာနဲ့မှတ်သားရလဲဘယ်လိုသဘောတရားနဲ့မှတ်သားရမလဲဆိုရင်တန်တိလက္ခဏာငြိမ်းချမ်းခြင်းလက္ခဏာရှိတယ်။ဘာတွေငြိမ်းတယ်လဲဆိုတော့အဘူဓာကိလေသာဘူဓာတွေငြိမ်းတယ်။ကိလေသာဘူဓာတွေဘာတွေအေးတယ်လဲဆိုတော့ကိလေသာဘူဓာတွေအေးတယ်ဘာတွေငြိမ်းတယ်လဲဆိုတော့ဖြစ်ပြခြင်းခါရတွေငြိမ်းတယ်အဲလိုနှလုံးငြိမ်းခြင်းဆိုတဲ့သဘောတရားမှာအချက်နှစ်ချက်ရှိငြိမ်းမှုဆိုတာကဖြစ်မှုပြမှုလောက်ကြမှုတွေငြိမ်းတယ်အဲ့ဒီအချက်ပါနိဗ္ဗာန်ကိုအာရုံပို့ပြုနိုင်တဲ့အချက်ဘာတွေကိုအေးတယ်လဲဆိုတော့ကိလေသာဘူဓာတွေအေးတယ်အဲကြောင့်ဒီကိလေသာဘူဓာနဲ့ပတ်သက်ပြီးဘုရားကပြောခဲ့ပြီးဒီဟင်းရွက်ကွန်းရွက်လေးတွေအပူတိုက်လိုက်တဲ့အခါမှာတွန့်သွားတောက်သွားသလိုတော်လာတော့ပါတဲ့အခါမှာပူကျက်ပြီးတော့ဒီဘုရားကိုခံစားရတဲ့အခါ ပုံရိုးပန်းစုံပုံပြက်ပန်းပြက်ဖြစ်သွားတဲ့ဆိုတဲ့သဘောတရားအဲ့ဒါလိုသဘောတရားလိုပဲမိမိတို့စိတ်တွေလည်းပဲကိလေသာလောဘအကုသောတာမှုတွေနဲ့တိုက်မိတဲ့အခါမှာစိတ်တွေကတွန့်သွားကောက်သွားပြီးပူကျက်ပြီးစိတ်တွေထိုးစိတ်ထိုးပုံရိုးပန်းစုံဖြစ်တယ်လို့ပဲစိတ်ဓာတ်တွေကထိုးသွားတယ်အဲ့ဒါလိုအမှုဓာတ်တွေကိုအဲ့ဒီအမှုဓာတ်တွေဟာအေးဝါခြင်းဟာဘယ်ရည်ရည်သားလဲဘယ်အခြေအနေမှာလဲဆိုတော့နိဗ္ဗာန်နဲ့အခြေအနေမှာအဲ့ဒီအမှုဓာတ်တွေအေးသွားတယ်စိတ်တွေဟာကြည်လင်တတ်ခြင်းအေးချမ်းတည်ငြိမ်ပြီးတော့ခုနပြောတဲ့ကောက်ကွေးတဲ့ဆိုးွားတဲ့ပုံစံမျိုးလည်းမဖြစ်တော့ဆင်းရဲတဲ့သဘောတရားလည်းမဖြစ်တော့ညှဉ်းနွမ်းတဲ့သဘောတရားလည်းမဖြစ်တော့အဲ့လိုမဖြစ်တဲ့အတွက်ကြောင့်စိတ်တွေစန့်နေတဲ့အချိန်ခါပေါ့စိတ်တွေစန့်နေတယ်ပဲဥပမာအဖြစ်သူ့အတူသဘောဝအတိုင်းပဲဒီရင်လေးအေးချမ်းချမ်းနဲ့ဖြစ်တဲ့အခါမှာဒီစိတ်တွေဟာငြိမ်သက်နေတဲ့ဆိုတဲ့သဘောတရားကိုလည်းတွေ့ရနိုင်တယ်အယမလို့နိဗ္ဗာန်သန္တိလက္ခဏာနိဗ္ဗာန်ဒီသန္တိလက္ခဏာငြိမ်းအေးခြင်းလက္ခဏာရှိငြိမ်းနေတယ်ငြိမ်းနေတယ်ငြိမ်းတဲ့အေးချမ်းနေတယ်ကြည်လင်နေတယ်နှံ့ခြင်းနေတယ်အဲ့ဒီသဘောတရားမျိုးဘယ်မှာဖြစ်လဲဆိုတော့ဒါစိတ်မှာပဲဖြစ်တယ်။ဘာဖြစ်လို့စိတ်မှာဖြစ်တယ်လဲဆိုတော့နိဗ္ဗာန်ဟာစိတ်နဲ့အာယုံပြုပါတဲ့ကိစ္စမျိုး။ဒီတော့အာယုံရင်းဆိုတာကစိတ်ကိုဖြစ်အောင်ဆွဲဆောင်တတ်တဲ့သဘောတရား။စိတ်ကိုမျိုးမျိုးဖြစ်အောင်အဲ့ဒီအာယုံတွေကဖန်ပြီးရတယ်။ဒါလည်းပဲပြောခဲ့ပြီးပါပြီဘုရားကအာယုန်ဒီမှာမျိုးမျိုးရှိတယ်။ကြောက်တရားအာယုန်နဲ့တွေ့ရင်စိတ်တရားကြောက်ရွံ့ထိတ်လန့်ကြတယ်။ရှင်းတရားအာယုန်နဲ့တွေ့ရင်စိတ်တရားဖြစ်ခင်နစ်သက်ကြတယ်။အဲဒါလိုယွန်တရားအာယုန်နဲ့တွေ့ရင်စိတ်တရားယွန်ကြငုံပြီးကြ။အဲဒါတို့ဖြစ်ခြင်းဟာအာယုန်တွေကတော့တဘောတည်းပဲသွားနေတာပဲ။အာယုန်တွေရဲ့သဘောဝါဟာနောက်ဆုံးမှာဖြစ်ပြည့်ဆိုတဲ့သဘောဝါ၊ပေါင်းပြန်ပြည့်စုံမှုဆိုတဲ့သဘောဝါဒီသဘောဝါပဲရှိတယ်။တို့တော်လည်းပဲမိမိတို့ရဲ့အမတ်တင်ညာဟောငယ်စဉ်တောင်ကြီးကလေးဘဝတို့ဒါမှမဟုတ်လောကထုံနှံစင်လာလောကထုံနှံစင်လာဆိုတာလူမှုရေးတို့တို့နေပဲဒေသအသီးသီးရဲ့သမတ်ချက်ရဒါယွန်စရာဆိုရင်ယွန်ကြတာပဲနော်နေတဲ့စရာဆိုရင်နေတဲ့ကြတာပဲအခုကိုရီးယားလူမျိုးတွေဆိုခွေးသားတိုက်ကြတယ်ခွေးသားတိုက်ကြဒီကမြန်မာတွေကခွေးသားယွန်စရာဆိုတော့သမတ်ချက်ပဲခွေးသားယွန်စရာလည်းမဟုတ်ဘူးနိဒ္ဒတရားလည်းမဟုတ်ဘူးသူတို့အနေနဲ့တော့နိဒ္ဒတရားမနိဒ္ဒဘူးလားနိဒ္ဒတရားကိုယ်အနေနဲ့တော့ယွန်စရာဖြစ်မြန်မာတွေကားနေတဲ့နဗိစရာမြန်မာတွေကတော့တော်တော်သဘောကျတယ်နိုင်ငံသားတွေလည်းတော်တော်ယွန်ကြတယ်အဲဒီလိုပါပဲတဲ့ဒါသတ်မှတ်ချက်ဒီအာယုံကတော့အာယုံရဲ့အသင်းသာဏရတာဆိုတဲ့အာယုံတွေမှာနိဒ္ဒတရားသာလည်းအမှန်တကယ်ရှိတာမဟုတ်ဘူးယွန်မုန်းစရာဆိုတဲ့သဘောတရားလည်းရှိတာမဟုတ်ဘူးသတ်မှတ်ချက်တရားပဲဖြစ်ပေါ်နေကြတယ်သမချက်ရပေါင်းကြီးရှင်နေအားလုံးကသမချက်ရအဲ့ဒီသမချက်ကိုဆွဲယူပြီးတော့မိမိတို့ဟာအကောင်းဆုံးဆိုပြီးတော့အမျိုးမျိုးခွဲရဒီတော့အကောင်းဆုံးသည်ခုနကပြောတဲ့အာယုံဒီပေါ်မှာရှိရတော့မဟုတ်ဘူးမိမိတို့ရဲ့စိတ်ပေါ်ပေါင်းကြီးရှင်နေအားလုံးကခွဲချလိုက်တဲ့အမတ်ဉာဏ်တွေမှာပဲရှိတာအမတ်ဉာဏ်တွေမှာပဲရှိတာဒီတော့အခုဒီနိဗ္ဗာန်ဆိုတဲ့သဘောတရားမှာခုနကပြောတဲ့အာယုန်ကြီးကြောင့်အာယုန်ကြီးကြောင့်ကြောက်ရွံ့ခြင်းစိုးရိမ်ခြင်းထိတ်လန့်ခြင်းရောရှားခြင်းဖြစ်ခင်နစ်သက်ခြင်းဆိုတဲ့သဘောတရားတွေဖြစ်ပေါ်နိုင်တယ်အဲ့ဒါလိုဖြစ်ပေါ်နိုင်တဲ့အာယုန်တွေဟာအပိုင်းခွဲကြည့်ရင်ဒီမှာအပိုင်းခွဲလိုက်တဲ့အခါမှာပထမဘိုင်းနေအချင်းဒီဘိုင်းနေအချင်းအသင်းသာဏအရတာတွေ့ရှိကြပါဘောလူသားတွေပုဂ္ဂိုလ်သတ္တဝါတွေအားလုံးလိုချင်နေတဲ့အာယုန်အဲ့လိုအာယုန်တွေကြတော့မိမိတို့ရဲ့စိတ်ကိုလိုချင်မှုလိုချင်တဲ့သဘောတရားကိုတိုးပွားစေလောဘကိုအခုတက်ဒါကိုတိုးပွားစေအကယ်၍အဲ့ဒါတွေကိုမရရင်မကျေနပ်မှုဒေါသကိုတိုးပွားစေဒါကြောင့်အဲ့ဒီအသင်းသာဏရတာစရှိတဲ့အာယုန်တွေဟာစိတ်ကိုဖြစ်စေတဲ့နေရာပါတဲ့တရားတော်မှန်ကိုမသိသေးရင်အဘူဓာတ်တွေကိုဖြစ်စေတဲ့ကိလေသာကိုဖြစ်စေတဲ့အာယုံများလို့ဒီလိုသတ်မှတ်လို့ရလူသဘောဝါကတော့ခုနကပြောခဲ့တဲ့အတိုင်းပဲအကောင်းဆုံးရလို့တော့ရှိတာတော့မဟုတ်ပါဘူးလူတွေရဲ့သတ်မှတ်ချက်ရတာအများသူငါတို့ရဲ့သတ်မှတ်ချက်ရတာအကောင်းဆုံးလို့ဒီလိုသတ်မှတ်ပြီးတော့ကိလေသာဘူဓာတ်တွေဖြစ်ပေါ်နေတာငယ်ဒီတော့အဲ့ဒါတော့အကောင်းဆုံးသမတ်ချက်တွေကိုခဏဖယ်ထားပြီးဒီအစင်းသာအနအရတာတွေ့ကြည့်เสียဆိုတဲ့အာယုံ၅ပါးသာမကုန်တရားတွေဟာပုဂ္ဂိုလ်သတ္တဝါတွေရဲ့စိတ်ကိုလိုချင်မှုကိုလည်းဖြစ်စေတတ်တယ်လိုချင်မှုအခုလောဘကိလေသာ ဒါကိုမရရင်မကျေနပ်မှုဆိုတဲ့အပူဒေါ်လာကြီးလေလာလို့လည်းဖြစ်စေတတ်သောကြောင့်ကြီးလေလာကိုဒိုးဝါးစေတတ်သောအာယုံလို့သတ်မှတ်တယ်။နောက်တစ်ခါအဲဒီအစင်းသာနဲ့ရတာအာယုံထဲထားပြီးတော့တရားထုတ်တဲ့ပုဂ္ဂိုလ်တွေဆွဲလေဝင်လေတွေရှိကြတယ်။ပေါ်ဒီကြီးတွေမှတ်ကြတယ်။အဲဒီလိုမှတ်တဲ့အခါမှာစိတ်ကိုကြည်ညိုအောင်မှတ်ရတဲ့အမတ်ပညာပေါ့စိတ်ကိုကြည်ညိုအောင်မှတ်ဖို့ရန်အတွက်ရေခွက်ကလေးနဲ့ရေထည့်ပြီးလည်းမှတ်ခြင်းမှတ်မယ်။ဘန်းငယ်သဘောငယ်လေးတွေမှာမြေကြီးဝိုင်းလေးမြေကြီးလေးသူ့ပုံပြီးတော့လည်းမှတ်ခြင်းမှတ်မယ်။နိုင်ရမဝါလုံးလေးကွင်းပြီးတော့ဒါလေးကိုကြည့်ပြီးမှတ်ခြင်းမှတ်မယ်။ရောက်တဲ့မိလေးသွန်ပြီးတော့ဒီမိကိုပဲစိတ်ကရောက်အောင်မှတ်ခြင်းမှတ်မယ်အဲ့လိုစိတ်ကိုအာယုံတစ်ခုထဲမှာကြောက်အောင်မှတ်တဲ့အဲ့လိုအာယုံမျိုးဒါသမထအာယုံလို့ခေါ်တယ်ဒီသမထအာယုံကြတော့ကိလေသာကိုငြိမ်းချတဲ့အာယုံအဲ့ဒီအချိန်ခါမှာလောဘဆိုတဲ့အမှုမလာဘူးဒေါသဆိုတဲ့မကျေနပ်မှုမလာဘူးအမှန်ကိုသိမြင်မှုမောဟအမှားကိုသိမြင်တယ်ဆိုတဲ့မောဟအမှန်ကိုသိမြင်တယ်ဆိုတဲ့အမောဟအဲ့ဒါလည်းမနာဘူး။ဘာငြိမ့်ရင်လဲဆိုတော့အဲ့ဒီအချိန်ကမှလောဘဒေါသအစရှိတဲ့ကိလေသာတွေငြိမ့်ရင်အမှန်တရားကိုမြင်လားဆိုတော့အဲ့ဒါတော့မမြင်တော့မမြင်သေးဘူး။သို့တော်လည်းပဲလောဘအပူကိလေသာဒေါသအပူကိလေသာတွေငြိမ့်နေတဲ့အတွက်သမထအာယုံဟာကိလေသာကိုငြိမ့်နေသောအာယုံ။ခုနအသင်းတန်စားရှိတဲ့အာယုံတွေဟာကိလေသာကိုတိုးဝါးနေတဲ့အာယုံတော့သမထဆိုတဲ့ခုနကပြောခဲ့တဲ့အတူယုံလေးတွေပေါ့အဲ့ဒီလုံမှန်နန်းစဉ်ကြတော့မိမိတို့စိတ်ကိုငြိမ်သက်အောင်တဏှာထဲမှာသူ့ပြီးချထားတဲ့နန်းစဉ်ကြတော့အဲ့ဒါလို့ချထားတဲ့အချိန်ခါမှာလောဘဒေါသတွေမဖြစ်သောကြောင့်ကိလေသာကိုငြိမ်းနေသောအာယုံသမထအာယုံပါဒါဘုဒ္ဓဖြစ်ပေါ့နောက်တစ်ချက်ဝိပဿနာတရားမိမိတို့ပွားများအားထုတ်တဲ့အခါမှာခုနလိုစိတ်ကိုတဏှာထဲမှာချမထားဘဲနဲ့ပေါ်လာရပေါ်လာရကိုဖြစ်တယ်ဖြစ်တယ်ဖြစ်တယ်ဖြစ်တယ်နဲ့လိုက်ပြီးတော့သိတယ်အဲ့လိုလိုက်ကြည့်တဲ့အခါမှာဖြစ်ဖြစ်ဖြစ်ဖြစ်လို့သိနေတဲ့အချိန်အခါမှာအဲ့ဒီဖြစ်ဖြစ်ပေါ်မှာလိုချင်မှုလည်းမပါဘူးမကျေနပ်မှုလည်းမပါဘူးလိုချင်မှုမကျေနပ်မှုမပါရုံနဲ့မကဘူးအဲ့ဒီဖြစ်ဖြစ်မှာအတိဉာဏ်လေးဒါလည်းနဲ့ထည့်လိုက်ပဲဆိုရင်ဘယ်လိုဉာဏ်လဲဆိုတော့ရတတဲ့သဘာဝအနိစ္စလက္ခဏာကိုအနိစ္စလက္ခဏာဆိုတာဟောတကဘာလုံးတလောကလုံးပုဂ္ဂိုလ်တ attva အလုံးမှာဖြစ်နေပါလားယောက်ျားမိန်းမပုဂ္ဂိုလ်တ attva မရှိဖြစ်ပြများလားရှိတယ်ဆိုတဲ့အပြည့်သဘောများလားရှိတယ်ဆိုတဲ့အနိစ္စဉာဏ်ပေါ့အပြည့်ကြီးဆိုတာပြင်းပြတွေ့တာနေတဲ့ဆရာမဟုတ်ပဲတဏှာလောဘသိွားတယ်ဆိုတဲ့ဒုက္ခဉာဏ်ပေါ့ဒီလိုအနိစ္စဒုက္ခတွေကအန္တရာယ်လည်းမဟုတ်သူ့သဘာဝတိုင်းသူဖြစ်ပေါ်လာပြီးတော့ဒီလိုပဲသွားနေတာပဲပိုင်ဆိုင်မှုလည်းရှိတာမဟုတ်ပိုင်ဆိုးလို့လည်းရတာမဟုတ်ကိုယ်သဘောတိုင်းလည်းဖြစ်တာမဟုတ်ခိုင်မြဲမှုနေနေလည်းဒီရှိနေတာမဟုတ်ဘူးဆိုတော့အဲ့ဒါလိုအတိညာလေးထည့်မယ်ဆိုရင်အနတ္တဉာဏ်အဲ့ဒါလိုဖြစ်ပြမှာအနိစ္စဒုက္ခအနတ္တဉာဏ်ပေါ့လုံးယူပါတာတော့မဟုတ်ဘူးကိုယ့်ရဲ့စိတ်အတွေ့အကြံအတိညာကအဲ့ဒါလိုထိုးမယ်ဆိုရင်လိုချင်မှုတွေတပြေးပြေးပါသွားတယ်။လောဘဟာငြိမ်းနေုံနဲ့မကောက်တပြေးပြေးပါသွားတယ်။ဒေါသမကျေနပ်မှုဟာလည်းတပြေးပြေးပါသွားတယ်။ဒါကြောင့်မလို့နေကဒုက္ခအနတ္တလို့ရှုမြင်တဲ့ဝိပဿနာဉာဏ်ကြတော့ကိလေသာကိုတပြေးပြေးလုံးမပါတော့ဉာဏ်စေတတ်တဲ့အာယုံ။အာယုံ၃မျိုးတပြေးပြေးအာယုံ၃မျိုးအဲ့လိုဖြစ်ပေါ်လာတယ်။ပထမအာယုံ၅ပါးကမဟုတ်တရားဘာတရားမှမသိရင်ဒေါနဘုလိုချင်တယ်မကျေနပ်ဘူးဆိုတဲ့သဘောတရားနဲ့လိုက်တော့ကြောက်ကိလေသာကိုဒူဝါနေတဲ့အာယုံဒိဋ္ဌိတရားလည်းမှငြိမ်းနေအောင်ဆက်ထားတဲ့သမထအာယုံကြတော့ကိလေသာကိုငြိမ်းနေတဲ့အာယုံအဲ့ဒီအချိန်မှာကိလေသာတွေငြိမ်းနေလို့ဒေါဘဘုဒေါသဘုတွေငြိမ်းနေလို့ဝိပဿနာအနိစ္စဒုက္ခအနတ္တအာယုံကြတော့ဝိပဿနာအာယုံကြတော့ကိလေသာကိုပေါင်းပြီးပြင်းနဲ့ညင်စေသက်ဖြတ်တဲ့အာယုံနောက်ဆုံးနိဗ္ဗာန်အာယုံကြတော့ကိလေသာတွေလုံးဝချုပ်ငြိမ်းသွားတဲ့အာယုံနိဗ္ဗာန်အာယုံအခုပြောခဲ့တဲ့နိဗ္ဗာန်အာယုံအမှုတွေကိုသွတ်မယ်အေးစီလိုကပ်တယ်ဒီပါအမှုတွေကိုဖြစ်ဖြစ်ဆိုတဲ့လောက်ချမှုတွေငြိမ်းနေမယ်ရောဘဒေါသတဲ့ကိလေသာမှုတွေအေးနေတယ် ဲ့ဒီအာယုံကြတော့ကိလေသာကိုလုံးဝချုပ်ငြိမ်းနေတော့အာယုံကိလေသာနည်းနည်းလေးမှကောင်းပြန်ထောင်လို့မရဘူးကိလေသာကိုချုပ်ငြိမ်းနေတဲ့အာယုံကြတော့နိဗ္ဗာန်ပြန်ကြည့်တဲ့အခါမှာအာယုံပိုင်းခြားအနေနဲ့ကြည့်ရင်အထင်းသာနှံ့ရတာအာယုံ၅ပါးကံကိုတရားကကိလေသာကိုဒုဗားနေတဲ့အာယုံသမထကြတော့ကိလေသာကိုငြိမ်းနေတဲ့အာယုံငြိမ်းနေတယ်လို့သုံးရင်နိဗ္ဗာန်နဲ့သွားရောနေမယ်ဒီကအောက်ကနိဗ္ဗာန်နိဗ္ဗာန်အာယုံနဲ့သွားရောမယ်သူ့တော့ငြိမ်းနေတဲ့အာယုံလို့သုံးတယ်ဝိသဘောနဲ့လုံးဖြုတ်ပြီးတော့တော့လုံးတဲ့ငြိမ်းနေတယ်သူပြုတ်ကျသွားရင်ပြန်ထက်လာမယ်ကွာဒီကငြိမ်းနေတဲ့အာယုံဝိပဿနာကြတော့ကိလေသာကိုလုံးဝပအောင်တစ်ပြင်းပြင်းနဲ့နော်ဟောလက်သမားရေပေါ်ထိုးလို့တထပ်ပြီးထိုးချလိုက်တဲ့အတွက်ကြောင့်တစ်ပြင်းပြင်းပါသွားတယ်ပယုံလုံးကိုပါသွားတယ်အငွေ့ပြန်ပြီးတော့အဲ့လိုပါတော့ပြုလုပ်တဲ့အာယုံမလို့ကိလေသာကိုမြင်းလဲတဲ့အာယုံတပ်ဖြတ်လိုက်တာတစ်ပြင်းပြင်းကိလေသာအာနေတော့ထိုးတစ်ချက်တစ်ခါတစ်ချက်တစ်ခါနဲ့ထိုးတက်ပြီးတော့ကိလေသာအမြင့်ပြတ်အောင်မြင်းလဲတဲ့အာယုံပေါ့နောက်ဆုံးနိဗ္ဗာန်အာယုံကြတော့ကိလေသာတွေလုံးဝချုပ်ငြိမ်းသွားတဲ့အာယုံမပေါ်နိုင်တော့ရေအားကြီးကိုမိဘွားလေးတွေကြတဲ့အခါမိဘွားတွေစုပ်နေဆိုပျောက်သွားသလိုပဲဥပမာပေးထားရေအားကြီးကိုမိအမုံမွားလေးတွေကြတာဘယ်မိကြကြစုပ်နေငြိမ်းသွားသလိုဟုတ်ခနဲ့ငြိမ်းသွားသလိုအဲ့လိုငြိမ်းစေတတ်တဲ့ကိလေသာဘုရားကိုငြိမ်းစေတတ်သောအာယုံဟာနိဗ္ဗာန်အာယုံအဲဒီတော့ဒီနိဗ္ဗာန်ကြီးကလက်ရှိဘဝမှာတဲ့အာယုံပြုနိုင်ရင်ကိလေသာလုံးဝချုပ်ငြိမ်းပါတယ်ဆိုတဲ့နိရောဓသစ္စာညီညာခြင်းငြိမ်းနေခြင်းလွမြောက်ခြင်းအာရိယငြိမ်းတယ်ဖြစ်ပြသင်္ခါရတွေငြိမ်းတယ်ဘာတွေကအေးတယ်ကိလေသာမူတွေကြီးလွမြောက်တယ်ဘယ်ရလွမြောက်လဲဆိုတော့အခုပြောခဲ့တဲ့အရာတွေကြောင့်ဖြစ်ပေါ်လာတော့အခုပြောခဲ့တဲ့အရာတွေဆိုတာမိမိတို့ငိုတော့ကဖြစ်ပေါ်နေတဲ့ကာမဒုက္ခအဆုံးရောက်ရောက်လာမဲ့ဒုက္ခတွေအတ္တကိလမထအဆုံးရောက်ဖြစ်ချင်းရောက်နေတဲ့ဒုက္ခတွေအဲ့ဒီဒုက္ခတွေကနေလွတ်မြောက်သွားတယ်အဲ့ဒီဒုက္ခတွေဟာအဲ့ဒီချိန်ခါမှာဖြစ်ပေါ်ခွင့်ကိုမရဘူးကာမဒုက္ခကရင်းရှင်းမှာဒုက္ခရောက်မယ်အဲ့ဒီဒုက္ခလည်းပဲနိဗ္ဗာန်အာယုံရောက်လွတ်မြောက်နိုင်လားမလွတ်မြောက်နိုင်လားဆိုရင်လွတ်မြောက်တယ်အတ္တကိလမထဆင်းရဲပင်မမှုဘာမှမဖြစ်ဘူးကိုယ်ပင်မင်းစိတ်ပင်မင်းဘာမှမဖြစ်ဘူးအဲ့ဒီအတ္တကိလမထဆိုတဲ့ဒုက္ခကလည်းလွတ်မြောက်ဒီတော့နိဗ္ဗာန်ဟာယခုလက်တော်မှာငြိမ်းချမ်းခြင်းလွတ်မြောက်ခြင်းဆိုတဲ့တဘာဝရှိ။နောက်အနာကမိမိတို့ဒီဘဝဒီခန္ဓာချုပ်ငြိမ်းရုပ်သိမ်းလို့ဇတ်သိမ်းပြီဆိုရင်လည်းပဲအဲ့ဒီအခါကျတော့နှစ်ခုလုံးပူပေါင်းသွားတယ်။လွတ်မြောက်မှုငြိမ်းချမ်းမှုအကုန်လုံးတဘောင်းနဲ့ပြန်ကြတယ်။တဘောင်းနဲ့ကြပြီးတော့သူကပြောခဲ့တဲ့စကားရဆိုရင်တော့ဘာမှမဖြစ်တော့တော့ဘာမှမဖြစ်တော့တော့အခြေအနေဆိုတဲ့ပုံစံကိုပြဒီတော့ဒါဝတိသာမတ်ပါမဟုတ်လို့ရှိရင်နိဗ္ဗာန်ဟာဘုံမိမ့်မှန်တစ်ခုကြီးအနေနဲ့ရောက်ရှိသွားတယ်ဆိုပြီးတော့ယူဆနေတဲ့မဟာယာနအယူကြီးရှိအဲ့ဒီမှာဘုရားဟာအမြဲတမ်းကြည့်ရမပြတ်တော့ဘုရားတွေရှိကြအဲ့မှာအများကြီးပဲမဟာယာနသူတို့ကအဲ့ဒီနေရာကိုသာဝရမသေးတော့နေရာဆိုပြီးတော့အဲ့လိုသတ်မှတ်ပြီးတော့ယူဆပြီးအဲ့ဒီမှာဘုရားတွေအများကြီးဘုရားဒီဗုဒ္ဓဘုရားလည်းရှိတယ်ဟိုကွမ်းရင်မေတော်တို့လည်းအဲ့ဒီမှာရှိကြတယ်အများကြီးပဲသူတို့ဘုရားတွေအဲ့ဒါတွေကိုသူတို့ကရှိနေသေးတယ်ဆိုပြီးတော့သူတို့ကဘယ်တော့မှမသေးတော့ဘူးဆိုပြီးတော့ယူဆနေတယ်အယူတကယ်မြတ်စွာဘုရားဟောကြားခဲ့တဲ့သဘောတရားကတော့အခုဘဝမှာရင်နိဗ္ဗာန်ကိုအာရုံပြုလို့အပြင်ငြိမ်းချမ်းခြင်းလွတ်မြောက်ခြင်းရပါဘဝတန်တာလည်းအာလုံးကြီးတိုင်းချုပ်ငြိမ်းသွားခြင်းဇတ်သိမ်းသွားခြင်းဇတ်သိမ်းသွားတဲ့ဆရာဇဘဝိလူဝေကကပြီးတော့အဲဒီဇတိသိမ်းပြီးပြန်သွားရင်အဲ့ဒီနေရာမှာမရှိသေးတယ်ဆိုရင်ဘာမှမရှိတော့ညွန်ကြားပြတာလည်းမရတော့ဒီနေရာမှာရေဘယ်သူတွေပဲဝါတယ်ပြလို့ရနေတာမရတော့ဒါကိုလည်းပဲညသောဘုရားကဥပမာနဲ့ပြီးခဲ့တယ်မိဘုံကြီးငြိမ်းတဲ့ဥပမာနဲ့ဘုရားရဟန္တာတွေသုတိကြပြီးတော့ဘဝဇတ်သိမ်းချုပ်ငြိမ်းသွားပြီဆိုရင်ဘယ်များရောက်သွားတယ်လို့မေးတဲ့အခါမှာဘယ်မှရောက်တာမဟုတ်ဘူးတဲ့ဥမာသိမိဘုံကြီးကမိဘုံကြီးငြိမ်းသွားတယ်ပုံစံနဲ့ဆိုမိငြိမ်းသွားတယ်လောင်သာတွေလည်းမရှိတော့ဘူးမိတွေလည်းမရှိတော့ဘူးဆိုရင်အဲ့ဒီမိဘုံကြီးအခြေဘက်ကိုရောက်သွားလာလို့မေးပြန်တော့လဲဒါလည်းမဟုတ် အနောက်ဘက်နောက်ဘက်မြောက်ဘက်ဘယ်ဘက်ရောက်မလဲဆိုတော့ဘယ်ဘက်မှရောက်တာလည်းမဟုတ်ဘူးမြေကြီးတဲ့မြောက်ပါလားဆိုတော့လည်းမဟုတ်ကောင်းရင်တက်သွားလားဆိုတာလည်းမဟုတ်ဘူးမြို့ကြီးကိုဘယ်လိုပြောလို့ရလဲဆိုတော့ငြိမ်းသွားပါတယ်ဆိုတဲ့သဘောပဲပြောလို့ရတယ်ငြိမ်းနေသွားပြီဆိုတဲ့သဘောပဲပြောလို့ရတယ်အဲ့ဒီသဘောဟာဒါအနုပါတိဒေသနိဗ္ဗာန်ပဲဘုရားရဟန္တာတွေနောက်ဆုံးဘဝသတ္တိချုပ်ငြိမ်းလို့ဘဝသတ္တိချုပ်ငြိမ်းလို့အနုပါတိဒေသနိဗ္ဗာန်စံဝင်သွားရင်ခုနမိဘုံကြီးငြိမ်းတဲ့ဥပမာလိုပဲဘာမှညံ့ပြတာစရာမရှိတော့ဒီမိဘုံကြီးရှေ့ရောက်သလားဆိုဘုရားရဟန္တာတွေရှေ့ရောက်မှသွားပြီးဖြစ်ပေါ်သလားဆိုတော့လည်းမဟုတ်တော့အရှင်းနောက်တောင်မြောက်အထက်အောက်ဘာမှဖြစ်ပေါ်ခြင်းမရှိတော့မိဘုံကြီးငြိမ်းတဲ့ကဲ့သို့ပဲတဲ့ဆိုပြီးတော့ဥပမာပေးသွားတယ်ဒါဘုရားအတိအကျကိုဟုတ်ပြတော့အဲ့ဒါကိုပဲကိုသံယတန်ယာဘောလေးအတွေးတွေနဲ့တွေးတော်ပြီးတော့အုပ်စုတွေဖွဲ့ပြီးတော့ခုလိုခိုင်းကြီးကြီးတွေဖြစ်ပေါ်နေကြတယ်။ဘုရားရဲ့လိုဘုရားဟောကြားခဲ့တဲ့သဘောတရားချက်လက်နဲ့ကတော့မကိုက်ညီတာလေအများကြီး။အခုတို့ရဲ့ယူဆအဲ့ဒါလိုယူဆလိုက်တဲ့အခါကျတော့ပရိသန်တို့ရဲ့သာဝရဘုံနဲ့ဒီအစ္စလမ်တို့ရဲ့တို့ဘုရားသခင်ကမှခြင်းကောင်းမြင်ပုံများအတူတူလို့သွားပြန်ကြတယ်။အဲအယူဆတွေရှိကြတယ်။ပြီးခဲ့တဲ့တနင်္ဂနွေတော့ကလည်းပြောခဲ့ပြီးပြီ။ဒီပြင်းဘာသာရေးနဲ့ဒီဘာသာရေးဟာသူညီမှုမရှိဘူး။အခြားဘာသာတွေမှာယုံကြည်ရမယ်၊အားကိုးရမယ်၊သုတောင်းရမယ်ဆိုတဲ့လမ်းစဉ်ချ။ဒါပဲရှိ။တို့ယုံကြည်တဲ့အတွက်အားကိုးတဲ့အတွက်သုတောင်းတဲ့အတွက်တို့ဘုရားကကယ်မသွားတယ်ဆိုတဲ့သဘောပဲပြ။ဘုရားဘာသာမှာတော့ပထမသင်ကြားမယ်သင်ယူရမယ်ဒုတိယလေ့ကျင့်ရမယ်တတိယလွတ်မြောက်မှုကိုကိုယ်တိုင်အခုနိဗ္ဗာန်ဆိုတဲ့ဏိရောဓဉာဏ်ဉာဏ်မှုလွတ်မြောက်မှုရသွားလိမ့်မယ်ယခုဘဝလည်းရမယ်နောက်ဘဝဘဝသံသရာဆက်ဆက်တယ်ဒီလိုလွတ်မြောက်ဉာဏ်ဉာဏ်သွားလိမ့်မယ်ဘာမှမဖြစ်တော့ဘူးလေအဲ့တော့ဘဝသရာမပေါ်အောင်လားဘဝတယ်ဘုရားဘာသာတွေမှာအခုပြောတဲ့အချက်ဟာဘဝမကြားဘူးလို့ဟောတာဟုတ်မှာဟုတ်ပါမလားလို့ထင်ရင်ထင်ရလိမ့်မယ်။မြတ်စွာဘုရားရဲ့သာသနာပဏိယရှိတယ်ဆိုရင်၃ရက်ရှိ။ပရိယတ္တိ၊ပရိပတ္တိ၊ပရိဝေဒဆိုရာလူတိုင်းကြားဘူးနေတာ။အဲ့ဒါရဲ့အနစ်သာရထုတ်ကြည့်ရင်ပရိယတ္တိဆိုတာသင်ကြားမှုပိုင်းပဲ။ပရိယပြီးတော့ပရိပတ္တိဆိုတာလေ့ကျင့်မှုအပိုင်းပဲ။ပရိဝေဒဆိုတာလွတ်မြောက်သွားမှုအပိုင်းပဲ။ဒါပဲရှိတယ်။ယုံကြည်စရာလည်းမလိုဘူး၊ကိုးကွယ်စရာလည်းမလိုဘူး။မလိုဘူးဆိုတာကစကားများရင်များပါလိမ့်မယ်။ယုံကြည်မှုကိုယ်ပွယ်မှုသုတောင်းမှုတွေနဲ့ပတ်သက်ပြီးအချိန်ကုန်နေစရာအကြောင်းမရှိဘူး။အဲ့ဒါတွေနဲ့အချိန်ကုန်နေရင်သာဘာသာတွေနဲ့တူမလားမတူလား။အတူတူပဲ။ဟောယူဝါဒမယူပေမဲ့အဲ့ဒီလိုသဘောကြီးတက်ရောက်ပြီးတော့မြတ်စွာဘုရားချပြတဲ့လမ်းစဉ်ပေါ်မရောက်တော့ဘဲနဲ့လွတ်နိုင်ပါမလားဆိုရင်မလွတ်ဘူး။သုတောင်းလို့မလွတ်ဘူး။အာဟုနေလို့မလွတ်ဘူး။ယုံနေယုံနဲ့မလွတ်ဘူး။အဲ့ဒါလို့သာလွတ်ခြင်းဆိုရင်ဘုရားကအဲ့ဒီလမ်းစဉ်ကိုချပေးခဲ့မှာတဲ့။အခုချပေးခဲ့တဲ့လမ်းစဉ်ကပရိယတ္တိပရိပတ္တိပရိဝေဒဆိုပြီးတော့သုံးချက်ချပေးခဲ့။ဒါတော့ပဲမြန်မာမှုပြလိုက်ရင်ပထမပရိယတ္တိဆိုတာသင်ကြားခြင်းပဲ။ဒုတိယသင်ကြားသည့်အတိုင်းပရိပတ္တိဆိုတာကလေ့ကျင့်ခြင်းအပိုင်းပဲ။ပရိဝေဒဆိုတာကတော့လွတ်မြောက်သွားတဲ့အပိုင်းပဲ။ထိုးထွင်းပြီးသိသွားတယ်။အဲ့ဒါလူရင်းပါပဲ။အဲဒါတော့သင်ကြားမသိတဲ့အခါကျတော့သကလုံးလေးရပြီးတော့အတိတ်ဘက်ကိုမသိတဲ့အခါကျတော့ရောင်းဝါးဝါးဖြစ်ပြီးလမ်းမပေါ်ရောက်အဲ့ဒီလိုဖြစ်နေကြတယ်။မြတ်စွာဘုရားဟောခဲ့တဲ့ပါဠိတော်တွေဟာအပြည့်အတိအကျပေါ့လေအဓိပ္ပာယ်ပေါ်ထုတ်နိုင်ရင်တော်တော်အကျိုးရှိပါတယ်။အဲဒါဆိုအဓိပ္ပာယ်မပေါ်ထုတ်နိုင်ခင်နဲ့ဒုစကလုံးလေးတွေခိုင်ပြီးတော့ဝိလက်ကြောင့်ပတ်လုံးနေမယ်ဆိုရင်တော်တော်လေးကိုအန္တရာယ်ကြီးမားတယ်လို့ပြောရမှာ။ဒါနဲ့ပတ်သက်ပြီးတော့လည်းပဲယတနာမျိုးမျိုးဟာဟိုးဟိုးရှိအစဉ်လာနေယခုချိန်ရှိအောင်ဖြစ်နေလို့မယ်။အခုလည်းတော်တော်ဖြစ်နေကြတယ်လူတွေကကိုယ်ဆွဲကိုယ်ဆွဲနဲ့တန်ရာတန်ရာပေါ့တန်ရာတန်ရာရှေ့ဆွဲလေးတွေနဲ့ဆွဲပြီးတော့အမှန်တရားတွေတော့ပေါ်ပြောတဲ့အခါမှာတော့မဆုံးဖြတ်နိုင်ကြအောင်အဆွဲတွေကကြားတာလေမမှန်တာတွေပြောတဲ့အခါမှာလည်းဟုတ်လို့ဟုတ်လို့နဲ့ထင်ကြတယ်အဆွဲတွေတော့ဘုရားပြဿနာတွေဖြစ်တာတွေကြားလာတယ်တချို့လည်းပဲသင်ကြီးခံအောင်ဆိုပြီးတော့ဖျားဝါတဲ့သကလုံးလေးတစ်လုံးလုံးတိုင်းကြီးရောင်းဝါရောင်းဝါနဲ့ဖျားဖို့စင်ပြန်ပြီးတော့သူ့ပြီးတော့ပြောနေတာလေးလည်းရှိ။နောက်အန္တရာယ်ကြီးရဲ့ပြောဆိုတွေပြောနေတာလည်းရှိ။တလောကကြားလိုက်တဲ့သ တရားဟောလို့ဆိုတာဒီနာမည်ပုဂ္ဂိုလ်တဝူပေါ့လူပညာလောကကနေပုံကြီးဝင်ဖို့ပြီးတရားဟောမယ်မီဒီယာသမားတွေကမြင်မြင်နဲ့ဗာတရားဟောမှလည်းသုတ္တနာဝိနိနာဝိမာလာဟောတော့အဲ့လိုမျိုးတော့သူကအဲ့ဒီတရားတွေကိုဘုရားဟောတယ်လို့ဘယ်လိုပြောတာလဲအဲ့ဒီဟာနဲ့ပတ်သက်ပြီးတော့မျိုးမျိုးပြဿနာဖြစ်တယ်လို့ကြားတာပဲတိုက်ရိုက်တော့မဟုတ်ဘူးအဲ့တော့ဒါပါလဲဆိုတော့ဦးဇင်းတို့တော့မြင်ပါတယ်သူတို့ရဲ့အတွေ့အကြုံကဟိုးတဲ့ဟွာအတွေ့အကြုံအများကြီးပါလားလူကြီးကြီးခါခြင်းနဲ့ဆိုတဲ့သဘောတရားတွေအများကြီးရှိ။ဘာလို့လဲဆိုရင်ဒီလမ်းကြောင်းကလာတာတွေမလို့။အဲဒါတို့ကတော့ဆန်းခွင်ပါပဲ။တို့စကလုံးတစ်လုံးနဲ့တို့နာမည်တဲ့အောင်လုပ်ကြတော့မှာပဲ။ဟုတ်တာမဟုတ်တာသာသာရောင်းဝါးဝါးနဲ့တော့ဖြစ်ကုန်ကြတော့မှာပဲ။အဲဒါတွေအများကြီးပေါ့။အဲဒါတွေနဲ့ပတ်သက်ပြီးတော့တစ်ဖက်ကလည်းနားတယ်။ဒီလိုလားဆိုရင်ကျန်တဲ့အခုတရားဟောနေတဲ့ပုဂ္ဂိုလ်တွေတော့ဒုက္ခရပါခြင်းရဆိုပြီးကျန်တဲ့ဘက်ကလည်းနားတယ်။ဥစဉ်တို့မြင်ရတော့အဲ့လိုသုံးစကားရနားစရာလည်းမရှိသူကသူယူလို့ပြောတဲ့ကိစ္စ။ဘုရားအမှန်တရားထုတ်ပြနိုင်ရင်ကိစ္စပြီးတာပဲ။သူ့လည်းแท้ပြောနေစရာအကြောင်းရှိလားဆိုတော့မရှိဘူး။လိုက်ရှင်းနေစရာအကြောင်းလည်းမရှိဘူး။သူပြောချင်တာပြောဘသူဘာပြောပြောကိုလိုက်ရှင်းနေစရာအကြောင်းမရှိဘူး။ဘုရားဟောတဲ့တရားဒီလိုရှိပါတယ်ဆိုတာအများကြီးအောင်ထုတ်ပြရုံပဲ။သိနိုင်တဲ့ပုဂ္ဂိုလ်ပါလာလိမ့်မယ်။မသိနိုင်တဲ့ပုဂ္ဂိုလ်ကတော့ဘုရားတော်တတ်နိုင်ရလား။မတတ်နိုင်ဘူးမသိနိုင်တဲ့ပုဂ္ဂိုလ်ထားခဲ့ရမှာပဲမသိနိုင်တဲ့ပုဂ္ဂိုလ်ကိုသနာတော့သနာတယ်ဒါပေမဲ့ထားခဲ့ရမယ်ဒါလည်းပဲလောကသဘာဝကြီးရင်သိလာပါတယ်လောကသဘာဝကြီးရင်ရှေ့တုန်းကတည်းကဟောပကံဖြစ်တော့တည်းကကျန်သက်သားတို့ဖြစ်တယ်ဟောလောကဥပမာတွေနဲ့ကြည့်မြင်နိုင်တာပဲကျန်သက်သားဟောသောလူမင်းကိုငရမင်္ဂလက်ထရနေသွားခဲ့ခဲ့တဲ့အခါကျတော့သောလူမင်းကတွေးတယ်လေကျန်သစ္စာရောငါဗျာသူ့တော့အမြင်ချထားဘူးလေချထားဘူးလေဒီတော့ဒီကောင်ငါသတ်မလို့လာခေါ်တာပဲသူ့လာခဲ့တဲ့သူ့ကိုသတ်မယ်လို့ထင်တယ်တကယ်သတ်မယ့်ကောင်ကတော့သူ့တငယ်ချင်းဒီကောင်ကတော့ငါသတ်မှာမဟုတ်ဘူးဘာလို့လဲထားဟော်လိုက်ရဲ့ကျန်သစ္စာငါ့ကိုလာခဲ့နေပါတယ်ဆိုတော့ဟိုကတော့ကျန်သစ္စာဘာလို့လဲသူ့ကိုထားခဲ့ရတာပေါ့အဲဒီမှာသိပြီတော့ဆိုပြီးတော့ထားခဲ့ရတယ်ကဲလို့မရရင်ဘာလို့ခဲ့ရလဲထားခဲ့ရဒါကိုကတော့တော့အောင်ယုံပြီးတော့ပြေးသွားရတယ်တဲ့အဲ့ဒီသဘောတရားမျိုးပဲကဲတယ်ဆိုတဲ့ဥပါဘူကောင်းနေရှင်လို့ကဲတာအကဲခံရတဲ့ပုဂ္ဂိုလ်ကနှလုံးမသွင်းနိုင်ရင်ခုနအတွေးပေါ်မှားသွားရင်လူပဲဒုက္ခရောက်ကြနေတာပဲအဲ့ဒါမျိုးကြတော့ကိုကလည်းပဲဟိုဘာမှဖြစ်မနေကဲမဖြစ်မှာပါလို့ဆွဲထားလို့ရရလားမရဘူးအချိန်လေးရရကိုသဘောပေါက်ပါဒါရီရလည်းပဲလောကမှာဘုသူတ္တနဲ့တရားဓမ္မနဲ့နိုင်ရှင်ကြီးရင်မြတ်စွာဘုရားဟောသွားတဲ့တရားဓမ္မတွေကလောကအကြောင်းတရားတွေကြီးပဲလောကအကြောင်းတရားတွေကနေပြီးတော့ရောင်းမြန်လဲလိုက်ရင်လောကုတ္တရာဖြစ်တာပဲဆိုတာအကုန်ပြတော့ဒါဒါမိမိတို့ကတော့ဒါတွေမစင်စားနိုင်ဘူးဘာဖြစ်လို့မစင်စားနိုင်လဲဆိုတော့ကာမဒုက္ခဆိုတဲ့တောင်းနေကြီးဝါးကြီးကြီးဝါးကြီးဒီပဲပြေးတယ်တခါရဲအဲ့ဒါနေပြီးတော့ဘုံမှုနာမှုတရားလေးရပြီးသီးလာတဲ့အနာယောဂလေးရပြီးသီးလာတဲ့အခါကျတော့တို့ရှင်းလျှောက်တော့ဒုက္ခရောက်မယ်ဘယ်လိုများလုံးဝမလဲဆိုပြီးတော့တရားဓမ္မပဲလက်တရားဓမ္မပဲနဲ့တော့လမ်းကြောင်းမှမရောက်ရင်ကိုယ်စင်းရဲစိတ်ချင်းရဲနဲ့ပဲဒီဘက်လမ်းကြောင်းမှတခါပြန်ကြည့်။ဘာဖြစ်လို့အဲ့လိုတင်လဲဆိုတော့ကိုကဒီတရားဓမ္မနဲ့ပတ်သက်လို့အထွေထွေဘုသူတရားအောင်မယူခဲ့ရဘူး။ဘာဖြစ်လို့မယူခဲ့လဲဆိုတော့ခုနပြောခဲ့တဲ့ကိစ္စတွေမှာအချိန်ကုန်ခဲ့တာပေါ့။အချိန်ကုန်ခဲ့တဲ့အတွက်ကြောင့်မယူနိုင်ဘူး။အဲဒါပဲပဲတစ်ချက်တော့ရှိတယ်။မြတ်စွာဘုရားလက်ထက်ကဒါလည်းပြောဦးပါရဲ့။အသက်ကြီးမှတရားရဝါတဲ့ပုဂ္ဂိုလ်မာနုယဗုဒ္ဓဆရာ။မြတ်စွာဘုရားကတော့ရတယ်။တွားပြီးတော့တရားကိုကြောက်။သူ့တရားဟောပါတော့။တရားဟောပါဆိုတော့ဒီလိုရိုးရိုးလေးတရားဟောပါလို့ကြောက်တာမဟုတ်ဘူး။တရားဟောပါသူကအသက်တော့ကြီးကြီးရှည်ရှည်ဝေးဝေးတော့ပြောနေတယ်။သူတို့တို့တို့နဲ့ရနိုင်မယ့်တရားမျိုးဟောပါတယ်။တရားကိုကြောက်။ဘုရားအခုမှလာပြီးတော့ဈေးသိနေတယ်ဆိုပြီးဒါပေမဲ့ဟောပါတယ်သူ့ကိုသူတို့တို့တို့ပဲဟောတယ်ဟောတဲ့အတိုင်းလည်းပဲအဲဒီပုဂ္ဂိုလ်တရားရဦးဇင်းတို့ကအဲဒီမာနုယဗုဒ္ဓကိုကြည့်လိုက်တဲ့အခါတော်တော်ချီးကျူးတယ်ဘာဖြစ်လို့ချီးကျူးလဲဆိုတော့သူကဖြစ်ရမှာမို့သိတာဘူးသူ့ရှင်နေသူနားလေအဲဒီကြီးရှင်ကြီးပြောရင်မမှန်းမိတော့ဘူးဒီတော့သူတို့တို့တို့နဲ့သူသိနိုင်တဲ့တရားမျိုးဟောပါဘုရားကလည်းပဲဒါသိပြီးသားပါပုဂ္ဂိုလ်ရဲ့လွန်ဌာနတိတိသားဆိုတော့လူနဲ့တဲ့မဲ့တရားပေါ့သူတို့တို့တို့နဲ့အញ្ញာရမဲ့တရားဟောလိုက်သူကသူ့ရှင်နေသူသိရတော့သူသက်ကြီးလို့ကြီးမားသိရ သက်ကြီးလို့ဒီမှန်ကြီးရဲ့အတွက်ရှေးရှေးဝေးဝေးလိုက်ကြလားတို့တို့တောင်းတော့လိုက်ကြလားတို့တို့တောင်းတော့မယ်လေရှေးကြီးလိုက်နေလို့ကတော့လူမီမှာမဟုတ်ဘူးအသက်ရွယ်အားဖြင့်လည်းမမီဘူးအသိဉာဏ်အားဖြင့်လည်းမမီဘူးဒါကြောင့်မလို့ခတ်တို့တို့နဲ့ရမယ်တရားမျိုးပြောပါတော့သူကတော်တော်ညံကောင်းတဲ့ပုဂ္ဂိုလ်တော်တော်ပါတဲ့ပုဂ္ဂိုလ်လို့ပြောသူအချိန်လေးကိုသူသိတာအဲ့ဒါအရေးကြီးဆုံးပဲလူစရာကိုအချိန်လေးကိုကိုသိတော့မှကိုလျှောက်ရမယ်ဒီလျှောက်နိုင်ကိုကသက်ကြီးပြီတခါတည်းဝိလက်ကြောင့်ပတ်လုံးနေရောက်ပါမလားမရောက်ဘူးအဲ့ဒါအရေးကြီးဆုံးပဲဒီလိုအချိန်လေးရရမသိဘူးအဲ့ဒါကြည့်လမ်းကြောင်းလေးကအများကြီးလိုက်ထုတ်နေတယ်အဲ့ဒီလမ်းကြောင်းလေးအများကြီးတော့ဟိုလျှောက်ဒီလျှောက်နေအချိန်ကြီးပါတော့မလားမမီဘူးဘယ်လမ်းမှာမပြောင်းမရောက်နိုင်တော်မလို့ဦးဇင်းတို့ခဏခဏပြောတယ်အခုတင်နန်းနေဦးဇင်းတို့ဖွင့်တယ်တင်နန်းတို့လေကောင်းပြီပဲတို့တို့တို့တို့နဲ့ပြင်စားပြီးသွားပြီနောက်မလာတော့ဆိုရင်ဘူကောင်းတယ်เนาะဘာဖြစ်လို့လဲဆိုတော့ဘုံမပြောချင်လို့တော့မဟုတ်ပါဘူးတက်လာသွားစီချင်တာတက်တက်တာတာနဲ့ပြီးသွားဟာတော်ပြီဒါရပြင်စားရင်ကိုယ်အေးညောင်းညောင်းနဲ့တက်တက်တာတာနဲ့ဒီရားလမ်းကြောင်းတိုင်းလျှောက်သွားအဲ့ဒါလိုပဲဖြစ်နေချင်တာမြတ်စွာဘုရားကလည်းဒီတိုင်းပဲသူသူဟောတဲ့တရားတွေထဲမှာမြတ်စွာဘုရားဘယ်လိုတရားမျိုးဟောလဲဘိုးတော်ကလည်းပြောဥပါတယ်အတ္တသဘောအတ္တာယဓမ္မန္တိတိတိအတ္တသဘောသက်တာယကိုရသိလောကအတ္တသဘောသက်တာယကိုကြာကြဤသက်တာယသက်တာယကိုရသိလောကဓမ္မန္တရားကိုဒီလေးကြီးဟောဤသက်တာဘိုးတွေဟောတာတဲ့သက်တာဘိုးတွေဟောတာဘာတွေဟောလဲဒီနိရောဓသစ္စာနိဗ္ဗာန်အလွန်သက်တာတာဒေါသဘူးလည်းအဟမခံအောင်ဒေါသဘူးလည်းမဟာအဟမခံအောင်အဲဒီတော့လောဘဒေါသတွေငြိမ်းတယ်လေဆိုတော့မောဟအသိဉာဏ်ကြီးတို့ငြိမ်းတာပေါ့တဲ့ဒီတော့လောဘဒေါသမောဟအမှုတွေမရှိတော့တဲ့အခါမှာမာနဆိုတဲ့ကောင်းသောမှုတွေအိတ်တာဆိုတဲ့သူတော်ဘောမကျေနပ်မှုသူတော်ဘောယူဆမှုကောင်းကြောင်းမှုမြစ်စရာဆိုတဲ့ကုဟာလေးတွေဖွက်ထားမှုကိုယ်ပညာရည်တွေသုံးပြီးသိသိထားမှုဒါတွေမဖြစ်တော့ဘူးဒီတော့အဲဒီပုဂ္ဂိုလ်ကလွတ်လပ်ပြီးအေးချမ်းပြီးတော့လက်ရှိခန္ဓာမှာလည်းပဲပတ်ဝန်းကျင်အပြင်အန္တရာယ်ပေါ့တော်ကြီးကျင်းသွားတယ်တော်ကြီးအေးသွားတယ်လောဘဒေါသနေတဲ့ပုဂ္ဂိုလ်ကအန္တရာယ်တော်တော်ကင်းသွားတယ်။အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ကအန္တရာယ်တွေကိုသူချောင်နိုင်တဲ့အတွက်တော်တော်ကြီးကင်းသွားတယ်လက်ရှိဘဝမှာ။အန္တရာယ်ကင်းတော့ဒီပုဂ္ဂိုလ်သက်တာပါဘောတဲ့။ဒါဒီအတွက်ပဲမြတ်စွာဘုရားကတရားဟောတာမြတ်စွာဘုရားရဲ့တရားရဲ့လူရင်းရအဲ့ဒါပဲ။လူရင်းကြီးကနိရောဓသစ္စာငြိမ်းရမှုသက်တာခြင်းလွတ်မြောက်ခြင်းဒါပဲ။အဲအဲ့ဒီငြိမ်းမှုသက်တာမှုလွတ်မြောက်မှုဟာမတော်တိုင်းတော့ဘုရားဟောငပြင်းဆိုတဲ့ဘဝကိုရောက်ပါလေ။သက်တာရဲဆိုပြီးတော့နော်မသားမသောအေးစေစားစရာတောက်စရာလည်းမချတော့ဘူးကသက်သက်တာတာပဲ။အဲ့ဒါလို့ပြောတာမဟုတ်ဘူး။သက်တာရဲဆိုတာခန္ဓာကိုယ်ဝါးခြင်းရတော့ဘယ်နည်းမှဘူးမှမသက်တာနိုင်ဘူး။ဒုက္ခသစ္စာစရာပြခဲ့ပြီ။ဓာတိကြီးဒုက္ခသရာတိဒုက္ခဒီခန္ဓာကိုယ်ကြီးရတော့သက်တာရဲလားလို့မသက်တာ။ဘာသက်တာခိုင်းတာလဲဆိုစိတ်သက်တာခိုင်းတယ်။စိတ်သက်တာခိုင်းတာမြေဒီမှာပြိပ္ပာဒါစိတ်လျှောက်လာမယ်ဆိုပြီးတော့ပြခဲ့စိတ်ဒီသက်တာအောင်လုပ်ရင်တော့အယက်မှုတမလျှောက်တယ်လို့ဟိုဘက်ထိုးလိုက်ဒီဘက်ထိုးလိုက်နဲ့အန္တရာယ်မကင်းဘေးတွေများပြီးဒုက္ခတွေရောက်နေမှာဆိုလို့သက်တာအောင်လို့ခြပြသွားတာစိတ်သက်တာရရရှိဖို့အတွက်မြေဒီမှာပြိပ္ပာဒါနန်းကြောင်းစိတ်ညာလာလို့ရှိရင်လူဟာအာလုံးပြီးပြီးသွားတာပဲခန္ဓာကိုယ်ကဘယ်တော့ပဲအေးချမ်းနေရတယ်စိတ်မချမ်းသာရင်အဲ့ဒါကြီးပြည့်စုံတဲ့ချမ်းသာမဟုတ်ဘူးခန္ဓာကိုယ်ကတော့ခုနကပြောခဲ့တဲ့အတိုင်းပေါ့ဓာတိသရဓာတိမရဏရှောင်လို့မလို့ဘူးတဲ့ရှောင်လို့မလို့တဲ့အတွက်သူ့ကိုသက်တာအောင်လို့လုပ်လို့ရပါမလားမရဘူးအများတန်းသူ့ဟာပင်မဆင်းရဲဒါကြောင့်ဒုက္ခသစ္စာလေးကိုပြခဲ့တာအခုတစ်ထိုင်ထဲမှာနေမဲ့ဆင်းရဲနဲ့ပူလို့တစ်မျိုးအေးလို့တစ်မျိုးညောင်းလို့တစ်မျိုးကိုက်လို့တစ်မျိုးခဲလို့တစ်မျိုးနဲ့တော့ကြခြင်းမျက်စိနာခေါင်းကိုက်ပိုင်းနာလာအောင်မယ်မျက်စိနာခေါင်းကိုက်ပိုင်းနာတပြေတော့တော့ဆေးဝါးကူထားလို့ဘာမဖြစ်ဘူးဆိုရင်ခါတဲ့နာလာနှိမ့်ဆက်အောင်မယ်အချိန်တန်တော့ခါတာပဲသာတဲ့အခါကျတော့သာလို့သာလိုက်နေတယ်ဝါတယ်ဆိုတဲ့အနာတခါနှိမ့်ဆက်ပြန်အောင်သူကတော့လွတ်ရလားမလွတ်ဘူးတဲ့အဲ့ဒါတော့သက်တော်အလုံးလို့မြောက်ဘုရားလည်းမသက်တော်အဲ့ဒါဒီဟာသက်တော်အောင်ကြတော့ဘယ်လိုလုပ်ရလဲဆိုတော့အခုနောက်ဆုံးဖြစ်တဲ့နိဗ္ဗာန်နိရောဓနိဗ္ဗာန်အဲ့ဒီနိဗ္ဗာန်လည်းရောက်သွားတာဒီအားလုံးသက်တော်ပါလေသာတာတွေဝါတာတွေပညာတွေပေါင်းတာတွေဘာမှမရှိတော့အဲ့ဒီအချိန်ကြရင်တော့ဘုံသက်တာလုံးမြောက်သွားလိမ့်မယ်အခုဘဝမှာတော့အဋ္ဌကံပေးသမျှဒီယုတ်ဒီနံဒီခန္ဓာကြီးကတော့ဖြစ်ပြဒုက္ခသစ္စာအနေနဲ့သွားမယ်အဲ့ဒီဖြစ်ပြဒုက္ခသစ္စာကိုသိအောင်ကြိုးစားဖြစ်ပြဒုက္ခသစ္စာဖြစ်ပေါ်ခြင်းရဲ့သမုဒိယသစ္စာတဏှာလောဘကိုငြိမ်းအောင်တဏှာလောဘချုပ်ငြိမ်းသတ်သိမ်းတော့ပယ်ချအဲ့ဒါလို့ပယ်ချနိုင်ဖို့အတွက်ပယ်ချလိုက်တဲ့အခါမှာဖြစ်ပေါ်လာတော့သန္တာယိရဏသစ္စာငြိမ်းရမှုသဘာဝမြတ်စွာဘုရားကထုတ်ပြတယ်လွတ်မြောက်မှုသက်တာမှုသဘာဝထုတ်ပြတယ်အဲ့ဒါလို့ထုတ်ပြပြီးတဲ့အခါကျတော့ ဒီနိရောဓသစ္စာငြိမ်းရမှုကိုရောက်ဖို့ရန်အတွက်ရှောက်လန်းမေဃသစ္စာဆိုတာထပ်ပြီးတော့ဟောတယ်။နိဗ္ဗာန်ကအလကားနေရင်တော့ရောက်မှာမဟုတ်ပါဘူး။သူကိုယ်တိုင်လည်းပဲချီးပိုးမှပြီးတော့ပို့လို့လည်းမရဘူး။ဒီတော့လမ်းကြောင်းပြီးတော့ညွန်ကြပါမယ်ဆိုပြီးတော့လမ်းကိုပြ။အဲဒီလမ်းကဘာလဲဆိုရင်မေဃသစ္စာ။အဲဒီတော့ဒါနိရောဓသစ္စာနိဗ္ဗာန်နဲ့ပတ်သက်ပြီးတော့ရှေ့နောက်ဆက်စားမယ်သဘောတရားပေါ့။ဒီနိရောဓသစ္စာငြိမ်းချမ်းကြည့်တကယ်ရှိနေတာဘာဖြစ်လို့မမြင်တာလဲ။ဒီလိုတို့ဘာဖြစ်လို့မမြင်တာလဲဆိုတော့မမြင်တာဘက်ကသစ္စာဆိုရင်လမ်းပေါ်မရောက်လို့မမြင်တာဆိုရင်တော့မှန်တာပေါ့။ဒါပေမဲ့အဲ့ဒီမှာဥပမာလေးနဲ့ပြောတော့မှဒီသဘောကပုံပြီးပုံမှာ။မေဃသစ္စာကိုမပြောခင်နိရောဓဆိုတဲ့အငြိမ့်တအေးတမရောက်နိုင်ခြင်းဟာဘာဖြစ်လို့လဲ။ဘယ်ပေါ်မှာတောင်းတနေလို့မရောက်တာလဲ။ဘယ်ပေါ်တောင်းတနေလို့မရောက်တာလဲဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးဘုရားကအချက်ရှိချက်ပြောခဲ့ပြီးပြီလားမပြောတာသစ်တုံးကြီးရေမျောလာတဲ့ဥပမာမပြောရသေးဘူးခါလာသစ်တုံးကြီးရေမျောလာတဲ့ဥပမာနဲ့ကြည့်ရင်ဒီနိဗ္ဗာန်မရောက်နိုင်ရင်အချက်ကြီးသွားကြည့်ဓိရဒသစ္စာကိုမမြင်နိုင်ရင်အချက်သွားကြည့်အချက်ရှိချက်ရှိတယ်တဲ့ဒါလည်းပဲဂင်္ဂမြေခံပြီးမှမြတ်စွာဘုရားယဟန်နေနဲ့ထိုင်နေတော့ဘောဂင်္ဂမြေရဲ့အထက်ဆက်ကနေသစ်တုံးတော်ကမျောလာမျောလာလဲမျောလာတာလဲတွေ့ရောဘုရားကသာဆွဲကောင်းဝဲကာလီနာဓမ္မတဝနံလို့ခေါ်တယ်။အခါသိမ့်ပြီ။ကာလီနာဓမ္မတဝနံအခါသိမ့်ပြီဒီတရားကိုယဟန်နေကြားနာဖို့အခါသိမ့်ပြီဆိုပြီးတော့တရားဟောတရားဟောတော့ဘာဥမာပြဟောလဲ။အဲဒီတစ်တုံကြီးမဲ့လက်ညှိုးထိုးပြ။ဥမာတစ်တုံကြီးတို့ညောလာတယ်။ဒီတစ်တုံကြီးကတကယ်ဒါတိုင်းညောသွားမယ်ဆိုရင်ဘယ်ရောက်မလဲ။ပင်လယ်ထဲကိုရောက်မယ်။အကယ်၍မြာဒီတစ်တုံးကြီးကဒီဘက်ကံကိုကတ်သွားမယ်ဆိုရင်ပင်လယ်ထဲမရောက်နိုင်တော့ဘူးကိုဘက်ကံကတ်ရင်လည်းပင်လယ်ထဲမရောက်နိုင်ဘူးရေထဲကောင်ကမြုပ်သွားရင်လည်းပင်လယ်ထဲမရောက်နိုင်ဘူးတောင်ပေါ်တင်သွားရင်လည်းပင်လယ်ထဲမရောက်နိုင်ဘူးဟောထင်းရှားတဲ့ပုဂ္ဂိုလ်တွေနဲ့တွေ့လို့လူတွေကဆယ်သွားရင်လည်းဒါထင်းဖြစ်သွားလိမ့်မယ်ပင်လယ်ထဲမရောက်နိုင်ဘူးတော့မဟုတ်နတ်တရားနေဒီတစ်တုံးကြီးကနော်သူတို့ရဲ့ဘုံမိမ္မာတစ်ခုဖြစ်ဒီထားပြီးတော့ဒီမှာနေရင်လို့နတ်တွေဆယ်သွားရင်လည်းဒီတစ်တုံမရောက်နိုင်တော့ဘူးဝဲတဲ့ရောက်သွားရင်လည်းဝဲဆုပ်သွားတဲ့အတွက်ကြောင့်တစ်တုံကပင်လည်းမရောက်နိုင်ဘူးဒီတစ်တုံညာတွင်းရပုံနေသွေးနေလို့တစ်ဖြည်းဖြည်းနဲ့ရိပ်ပြီးလိုင်းပုံလိုက်လို့ချင်းလည်းပင်လည်းမရောက်နိုင်ဘူးဆိုပြီးတော့အချက်ရှိချက်ပြပင်လည်းကိုဒီတစ်တုံမရောက်နိုင်ရင်ဟာအချက်ရှိချက်ရှိနေတယ်အဲ့ဒါလိုပဲတဲ့သင်တို့မဉ္ဇဉ်ပုံညာဖြင့်နိဗ္ဗာန်ကိုအာရုံမပြုနိုင်ရင်ဟာအဲ့ဒီတစ်တုံကြီးဘုဘက်ကဒီဘက်ကနဲ့အချက်ရှိချက်နဲ့ညှိပြီးပင်လည်းတည်းမရောက်ဘူးလို့ပဲသင်တို့မှလည်းပဲမဉ္ဇဉ်ပုံညာဖြင့်နိဗ္ဗာန်အာရုံမပြုနိုင်ရင်အချက်ရှိချက်ကြောင့်အချက်ရှိချက်ကြောင့်ဆိုပြီးတော့ပြအချက်ရှိချက်ကဘာတွေလဲဆိုတော့နံပါတ်1ဒီဘက်ကံကိုကတ်ခြင်းနံပါတ်2ဘုဘက်ကံကိုကတ်ခြင်းနံပါတ်3ရေလည်းကောင်မှမြုပ်ခြင်းနံပါတ်4တောင်းတင်ခြင်းနံပါတ်5လူအားဆယ်သွားခြင်းနံပါတ်6နတ်တွေကဆယ်သွားခြင်းနံပါတ်5ဝဲဆုပ်ခြင်းနံပါတ်8အတွင်းရပုတ်ဆွေခြင်းဒါဒါကနနာကြာဘူးမှာပါဒီဘုမှာကြာဘူးပဲသဘောတရားပေါ်တော့တဲ့အခါမှာပေါ်တော့နိုင်ရင်ဒါဒီမိမိတို့လမ်းစဉ်ရှင်းသွားတယ်သဘောတရားနေနဲ့ရှိတော့ဒီဘက်ကံကတည်းဆိုတာကမိမိတို့မှာရှိတဲ့မျက်စိနားနှာခေါင်းကြာခန္ဓာကိုစိတ်ပေါ်အဲ့ဒါကိုအတွင်းအာယတန6ပါးလို့ခေါ်တယ်။အာယတန ဖြစ်တည်ရာဟိုလာယလမ်းကြောင်းနေ။ဒီလေသာတို့ရဲ့လာယလမ်းကြောင်း6ခုရှိ။ဘယ်ကနေလာလဲမျက်စိကလာတယ်နားလာနှာခေါင်းကလာ။အဲ့ဒီမျက်စိနားနှာခေါင်းချာကိုစိတ်ဟာအတွင်းမှာမိမိတို့ခန္ဓာကိုယ်မှာရှိနေတော့ကြောင်းအတွင်းလို့သတ်မှတ်လိုက်။အဲ့ဒီ6မျိုးကမျက်စိနားနှာခေါင်းချာကိုစိတ်ကိုမျက်စိကိုလည်းငါမျက်စိနားကိုလည်းငါနားလို့အဲ့ဒီလိုလုပ်ရင်ဒီဘက်ကံကတ်တာတဲ့။ဘာနဲ့ကလည်းဒိဋ္ဌိနဲ့ကတ်ထားတာအယူမနဲ့ကတ်ထားတဲ့အတွက်ကြောင့်အဲဒီပုဂ္ဂိုလ်နိဗ္ဗာန်မရဘူး။ဒီတော့တရားလုံးလုံးတဲ့ပုဂ္ဂိုလ်ကမျက်တိနားနှာခေါင်းချာကိုယ်စိတ်ကပေါ်သမျှငါမဟုတ်ဘူးဆိုတာကိုပထမဆုံးသိရ။ငါမြင်တယ်ကွာငါမျက်စိကွာမျက်တိတရားဟူမှရင်တရားထုတဲ့မျက်တိတရားရားလာတယ်ငါမျက်တိရားတယ်။ဒါမို့ခန္ဓာကိုယ်ကြီးကထုံနေခြင်းနဲ့ငါခန္ဓာကိုယ်ကြီးထုံနေတဲ့ခြင်းနေတယ်ဆိုရင်ဓမ္မကတ်တာလေဒီဘက်ဓမ္မကတ်တယ်။အဲဘယ်တော့မှတရားမရဖြစ်ပြဘလောက်ရှိရှိအနိစ္စဒုက္ခအနတ္တယွတ်ယွတ်မယွတ်ယွတ်ယွတ်အရိညာနဲ့ဘလောက်ဆိုလို့ဒါကြီးကဖြစ်ပြအနိစ္စအဲ့လိုရွတ်တည်မယ်ဘလောက်လုံးလို့ငါခန္ဓာကိုယ်ကြီးဆိုပြီးတော့ငါအနေနဲ့ကတ်ထားလို့ကြောက်နိဗ္ဗာန်မရဘူးနိဗ္ဗာန်ဆိုတဲ့ငြိမ်းချမ်းမှုကိုရောက်ဖို့မရဘူး လွမြောက်မှုကိုမရောက်နိုင်အဲ့ဒါကဒီဘက်ကံကိုကတ်ခြင်းလို့ခေါ်တယ်ဒီဘက်ကံကတ်တဲ့ဆိုတာဘာလို့ကြားလဲဆိုရင်အခုမိမိတို့ရဲ့မျက်စိနားနှာခေါင်းရှာကိုစိတ်အဲ့ဒါကိုငါမျက်စိငါနားငါနှာခေါင်းငါရှာငါကိုငါစိတ်ဆိုပြီးတော့သတ်မှတ်ထားတာဘာလို့ကြားလဲဒီဘက်ကံကတ်တယ်ဘုဘကံကတဲ့ဆိုတာကအခုမျက်ကြီးကနေမြင်တဲ့အခင်းငါးကနေကြားတဲ့အသံအဲ့ဒီအသံနေမြင်တဲ့အခင်းကြားတဲ့အသံနှာခေါင်းနေယူတဲ့အနံ့အဲ့ဒါတွေကိုငါးပိုင်းငါးဆိုင်သွားလောက်ခါတာငါးပိုင်းငါးဆိုင်သွားလောက်ခါတာတကယ်ပိုင်လာတော့မဟုတ်ဘူးဥမာဖြင့်အိမ်တစ်လုံးမျက်စိနဲ့ကြည့်လိုက်တဲ့ကိုယ်အိမ်ကိုကြည့်တော့အိမ်ကိုမြင်ရမြင်ရတော့ဒီအိမ်ကငါ့အိမ်ပဲမြင်ရတဲ့အခင်းလေးကတခါတည်းအိမ်လေးကဆေးရောင်ပြည့်နေဆေးတော့အောင်ပါပဲဆေးရောင်လေးကကြီးလို့ကောင်းနေငါ့အိမ်လေးကလည်းကြီးလို့ကောင်းလာပဲဆိုရင်အဲ့ဒီအဆင်းပေါ်မှာငါနဲ့သွားကတ်ထားတာငါပဲငါဆိုင်သွားလောက်ထားတာအဆင်းကိုအဆင်းကသူ့သဘောတိုင်းသူ့ပေါက်ပြန်ပြည့်စုံမှုသဘောတရားရှိတာငါပဲငါဆိုင်ဟုတ်ရဲ့လားမဟုတ်ဘူးအဲ့ဒါကိုငါပဲငါဆိုင်သွားလောက်ထားရင်အပြင်ဘက်မှာရှိတဲ့အဆင်းအတန်အနံ့ရတာတွေ့ရှိကြရတန်ဒီရွေးတော်စရာအာယုံအဲ့ဒါတွေကိုငါပဲငါဆိုင်သွားလောက်ထားရင်အဲ့ဒါဟုတ်ပဲကံကတ်တာအပြင်ဘက်ကံကိုကတ်တာအာသမီတွေကြည့်လိုက်တဲ့ကငါသာငါသမီဆိုတာအာသမီကြီးအဆင်းမမြင်ရတာအဲ့ဒီအဆင်းကိုငါမြင်ရတဲ့အဆင်းလေးကိုပဲသာသမီကြီးဆိုပြီးသွားလောက်ထားတယ်အာသမီတို့ရဲ့အဆင်းဒီသာသမီတို့ရဲ့အဆင်းဟာငါပိုင်မယ်ဆိုပြီးတော့ငါနဲ့သွားကတ်ထားရင်ဟုတ်ပဲကံကိုကတ်တာတဲ့အဲ့ဒါဆိုရင်လည်းပဲငြိမ်းချမ်းမှုလွတ်မြောက်မှုရအောင်မရဖြစ်ဖြစ်ဘယ်လောက်လုံးလုံးဖြစ်ဖြစ်ဘယ်လောက်လုံးလုံးဟာအဆင်းဖြစ်ဖြစ်အတန်ဖြစ်ဖြစ်ကြိုက်တဲ့လောက်ကလုံးငါကတ်ထားမိရင်မရဘူးအဲ့ဒါဘုဘကံကတ်တာရေလကောင်ကမြုပ်တာကြတော့အဲ့ဒီအစင်းတန်နံ့ရတာတွေမှာပျော်နေတာအာယုံ၅ဘက်ကမုံတရားမှာဒါနဲ့ပဲပျော်နေတာပျော်နေတော့ရှေ့ခကြီးမဆက်နိုင်အဲ့ဒီမှာတင်တော့မြုပ်သွားတဲ့သဘောရှေ့ကိုမဆက်နိုင်လွတ်မြောက်မှုငြိမ်းချမ်းမှုမရဘူးဘာဖြစ်လို့လဲဒါကာမဒုက္ခအဆုံးပဲကာမဒုက္ခအဆုံးမှတင်ပျော်နေတော့မြေကြီးမှာပြိတ္တာပေါ်ရောက်ပါမလားမရောက်ဘူးမဉဏ်မရနိုင်မဉဏ်မရရင်နိဗ္ဗာန်မမြင်ဘူးအဲ့ဒါနဲ့နေမရဒါရေလည်းကောင်းမှမြုပ်တာတောင်းတင်လာကြတော့ခိုးခိုးကိုခုမိမိတို့ရရှိတာတဲ့ခန္ဓာ၅ပါးယုံနာတရားကြီးကိုငါပဲငါတို့ကတော့ဘာကြီးပဲယောက်ျားကြီးပဲမိန်းမကြီးပဲတို့ကအသက်ကြီးတာပဲနော်တို့ကတော့လူကတိရစ္ဆာန်နဲ့မြတ်တယ်ဒါမျိုးတွေပေါ့မာနပေါ့အဲ့ဒီလိုမာနဖြစ်ခြင်းမာနဖြစ်တဲ့အတွက်ကြောင့်လည်းပဲတဲ့နိဗ္ဗာန်ကိုမရနိုင်မာနဖြစ်ရင်ရေလည်းကောင်းတောင်းတင်လာနဲ့အတူတူပဲတခက်ပေါ့ပြည့်ပြည့်မြင်ပါရဲ့ပြည့်ပြည့်မြင်နေမြင်နေတဲ့အကျုံမာနတွေဖြစ်နေမယ်ဆိုရင်ဒါနဲ့ပြမရနိုင်ဘူးတဲ့သဘောပြငြိမ်းချမ်းမှုလွတ်မြောက်မှုမရှိဘူး။ဒါနောက်တစ်ခါလူဆဲတာလူဆဲတယ်ဆိုတာကနာယသမီးရဲ့ជីវ ாய் ជីវ ாய் အတွေးတွေပဲမိမိတို့စိတ်ထဲရောက်။တရားလုံးလုံးမယ်ခုနပြောခဲ့တဲ့ပြည့်ပြည့်အိက္ခဒုက္ခအနတ္တလေးရှုမယ်ကြံလို့တခါတဲ့လမ်းသွားရင်လည်းပဲရှုတယ်ပဲဆိုကြပါစို့ထိုင်နေရင်လည်းပဲဒီတရားကိုရှုတယ်မှတ်တယ်ရှင်းရတယ်ပဲဆိုရပါတယ်အဲ့လိုရှင်းနေတဲ့အချိန်ကမှဟိုသတိရဒီသတိရအိမ်ကြောင့်သတိရသားကြောင့်သတိရသမီးကြောင့်သတိရအဲ့လိုသတိရလူဆဲတာသူတို့ကကိုယ်အတွေးကိုလာပြီးတော့ယူသွားပြီတရားအတွေးမဝင်မဲနဲ့သာသမီးတွေတွေဝင်သွားရင်ဘာဆဲတာလဲလူဆဲတာအဲ့ဒီလူတွေဆဲထားလိုက်ပြန်ရင်လည်းနိဗ္ဗာန်ကြီးရတော့ဝေးတယ်ငြိမ်းချမ်းမှုလွတ်မြောက်မှုမရတော့ဘူးအဲ့မှာတွင်မဲအဲ့ဒီအတွေးနဲ့တွင်မဲဒုက္ခရောက်နေတယ်နောက်နတ်ဆဲတယ်ဆိုတာကတော့ဘဝတရားလုံးလုံးတယ်ဘဝမျောတာနတ်ပြည်ကိုမျောတယ်တို့တရားလုံးလုံးရင်ကောင်းရာသုခတိရောက်မှာပဲနိဗ္ဗာန်ကိုအာရုံမပြုနိုင်နိဗ္ဗာန်ဘက်ကိုတောက်နေသွားဖို့စိတ်မကူတို့ဒီလုံးလေးလုံးလိုက်နတ်ပြည်ဘဝတရားတော့လည်းနှိမ့်မကျသွားတော့ပါဘူးသုခတိဘဝတွေတော့ပြန်တင်နိုင်တော့သေးတယ်ဒီတဲ့မြင့်တဲ့ဘဝနတ်ရောသုခတိတော့ရောက်ကောင်းပါရဲ့ရောက်နိုင်ပါရဲ့ရောက်ဖို့ရန်အတွက်ဆိုပြီးတော့အဲ့ဒီလိုအာရုံပြုပြီးဒီတရားတွေကိုကြိုးစားနေရင်ဒါနတ်ဆယ်သွားတာနတ်ဆယ်သွားတာတဲ့ဝဲလဲတာကြတော့ခုနရေလကောင်မြုပ်တာနဲ့သဘောတရားအတူတူပဲအာယုံ၅ပါးတွေမှာလှဲ့နေတာဟိုပဲလှဲ့လိုက်ဒီပဲလှဲ့လိုက်ရင်လှဲ့နေတာအသင်ဘက်ကဒီမျိုးအသင်ဘက်နဲ့မပြည့်စုံမကျင်တတ်တဲ့အတန်ဘက်နဲ့အတန်ဘက်နဲ့အာမပြီးသေးဘူးအနံဘက်နဲ့မလှဲ့ရတာပဲအခုမျိုးမျိုးလှဲ့နေကြတာကက်ဆက်လေဒီယိုတီဝီဆိုတာအသင်ဘက်လှဲ့လိုက်အတန်ဘက်လှဲ့လိုက်ရေကဲတက်တာဆိုတာရတာပဲလှဲ့လိုက်နေလှဲ့နေကြတာဟိုပဲလှဲ့ဒီပဲလှဲ့နေအဲ့ဒါအသာတော့ကြီးမြင်ရတွေ့ရကြားစားရတာဒီပဲလှဲ့လှဲ့တော့ဝဲဆိုတာကလက်ပြီးတဖြည်းဖြည်းစုပ်ပြီးမြုပ်သွားတာပဲပထမကျဲတယ်နောက်တော့ကျင်းတယ်ကျင်းရနေပါဖြစ်သွားတယ်မြုပ်သွားတယ်ရေတကောင်မြုပ်တာနဲ့အတူတူပဲရေတကောင်မြုပ်တာဟုတ်ကနေဆိုတစ်ချက်တည်းစုပ်နေမြုပ်သွားတာသူကလက်ပြီးတော့မှမြုပ်တာခဲဒီတော့မိမိတို့ဝဲတွေဘယ်တော့မှလက်လဲဆိုတော့ငယ်တဲ့လူတွေကပိုလက်ငယ် ဲဒီလူတွေကပြင်းသွားသွားဘိုးဘွဲဒီဘွဲသွားကြလက်နေကြရန်ကုန်မန္တလေးလည်းသွားကြတာပဲနိုင်ငံသားကြီးသွားပြီးလက်ရသွားနိုင်တာဟုတ်အသက်ကြီးလာတဲ့လူတွေသိမလဲနိုင်တော့ဘူးလမ်းမကြောက်နိုင်တော့ဘူးလမ်းမကြောက်နိုင်တော့ဝဲရတစ်ပြေးပြေးရှင်းလာဝဲရတစ်ပြေးပြေးနောက်တော့မလိုက်ပြီးရှင်းလဲယောဂဖြစ်ရင်ဂရင်ပေါ်ပဲလက်လို့ရတာနောက်ဆုံးယောဂဖြစ်တော့ဂရင်ပေါ်ပဲလက်လို့ရတာမှဂရင်ပေါ်မှာတော့မှဂရင်ပေါ်တော့မလက်နိုင်တော့ဘူးဒါဆက်လက်ကလေးလမ်းပြီးတော့ဝဲရဒါရှင်းသွားပြီရှင်းသွားပြီးတော့ဒါပြေစုပ်နေလို့မြုပ်သွားလိုက်တယ်အဲ့ဒါဝဲရတဲ့ကြီးကျယ်လက်ကြတာဝိသုဒ္ဓငယ်တော့ဘုရားဘုရားသွားလိုက်ကြတာတခါတနိုင်ငါလုံးသွားတာပဲအခုတော့မသွားတော့ဝဲသိမ့်မလက်နိုင်တော့ဘောတော့ကသွားတယ်ဒါကြတဲ့7နှစ်လာလောက်ကနေစပြီးသွားတာ7နှစ်73 74 75 16 20ရောထိသွားနာတယ်မှာဒီလုံးနှံ့ပြန်လာအဲ့ဒီလိုတွေလျှောက်သွားတာဝဲနေတာပဲဘာမှလည်းမဟုတ်ဘူးအဲ့ဒါလက်နိုင်လုံးလက်ရအခုဒီလိုပဲလူတွေလည်းဒီလိုပဲကြီးရနေတဖြည်းဖြည်းနောက်တော့ကြာတော့မသွားနိုင်ဝဲဟာထုံနိုင်ရပထမကတော့တိုးတဲ့ကောင်မှအဝကျယ်သလားမကျယ်ဘူးကျယ်တယ်အဲ့ဒါလက်နဲ့နောက်ဆုံးတဖြည်းဖြည်းရှင်းသွားတာရှင်းပြီးတော့မြုပ်သွားတာအဲ့ဒီတော့ဒီအာယုံ၅ပါးကမှုတရားမှခုနပြောသလိုဒါစီပြေးလိုက်သမီးစီပြေးလိုက်နဲ့သွားနိုင်လုံးတော့လက်နေသေးတာပဲတဲ့နောက်ဆုံးတော့မရရသလောက်ခရင်ပေါ်လက်လုံးမှမရရင်အိုင်းသားတွေမြုပ်သွားရောတဲ့အဲဒီတော့ဒါလို့ဝဲလဲ့နေမယ်ဆိုရင်လည်းပဲနိဗ္ဗာန်ပြီးနီးပါမလားတော့မနီးဘူးအတွင်းကပုတ်ဆွေးတဲ့စကားတော့သီလမလုံတာပါကိုချင်းသီလတွေမကောင်းကြောက်စိတ်ထားတွေမပြောင်းကြောက်ဘူးဒါတော့ဘာကိုခိုက်ညှင်းနာစီရင်လဲဆိုရင်သီလမလုံတော့မိမိတို့တောင်းဝန်တရားမကျေရင်သီလမလုံဘူးသီလမလုံဘူးဆိုတာလည်းမျိုးတဲ့လူများကိုခိုက်ညှင်းနာစီတဲ့သူကကိုးတယ်လည်ညောတယ်တတ်တယ်ဖြတ်တယ်အဲ့ဒါတွေဟာလူဘာကိုခိုက်ကြည့်တဲ့အတွက်ဒါကိုသီလရှောင်ကျင်ရမယ့်သီလသောဖင်ရမယ်ဒီလားဆိုတာဒီလိုရမယ်ဒီလားဆိုတာရှိသေးတယ်ဒီလိုရမယ်ဒီလားသာသမီဖို့မိဘဖို့လင်ဖို့တရားမရဖို့တရားအဲ့ဒါကပြည့်ပြင်းရမယ်ဒီလားအဲ့ဒီဒီလားတွေမှမလုံရင်အတွင်းကပုတ်တယ်ဆွေးတယ်လို့ခေါ်တယ်အတွင်းကပုတ်ဆွေးနေတယ်ပုတ်ဆွေးနေတဲ့အတွက်ကြောင့်နဲ့ဒီလားမလုံရင်လည်းပဲရှေ့ခီးထက်လို့မရဘူးနိဗ္ဗာန်ကိုမရောက်နိုင်ဘူးဒီတော့ဒီနေရာမှာရှိဖို့ဘယ်ဘုရားကလက်တော်ဟောရတယ်သို့တော်လည်းပဲလုံတဲ့လုံထိုက်တာတွေကိုလောက်ရတာမလုံပါဘူးလောက်ရတယ်ဝတ္တရားဆိုတာရှိလောကဝဓမ္မဝအဲ့ဒါတွေရှိအဲ့ဒါတွေကလုံဖို့လုံရမှာတဲ့လုံရမယ့်အရာကိုအာဒီလုံရကွာပင်မပါတယ်မလုံပါဘူးဆိုသီလမလုံတာပဲသီလမလုံဘူးဆိုလို့ရှိရင်ကြောက်ရမယ့်အရာတွေမကြောက်ဘူးသီလမလုံလုံရမယ့်အရာတွေမလုံဘူးသီလမလုံသီလမလုံနိဗ္ဗာန်ကြီးနီးပါမလားမနီးဘူးတဲ့ဘုရားတော်ကသဗ္ဗိပ္ပိသုံးခံကြွားတယ်သူထုံးဆောင်ရသူလောက်ရသေးတာပဲတဲ့အဲ့ဒါသီလကံလို့ခေါ်တယ်ဘုရားမှာသီလအထူးမလိုပဲမဲ့သူတို့ရဲ့ဝတ္တရားအရဆောင်ရွက်ရတာပဲခုတွေကိစ္စပြစ္ဆာကိစ္စခုတွေပါတာကိစ္စတို့ပြစ္ဆာပါတာကိစ္စတို့သုံးမသားခင်ရှေ့ပိုင်းကြည့်လို့ရမယ့်ကိစ္စသုံးဖုံးပေးပြီးနောက်ပိုင်းကြည့်လို့ရမယ့်ကိစ္စတို့ဘုရားမှာလည်းဒီကိစ္စနဲ့ပြီးရှိအဲ့လိုကိစ္စတွေကဝတ္တရားပေါ့ဘုရားဖြစ်လာရင်ဘုရားဝတ္တရားဘုရားအရှင်ရှင်းရတယ်ဘုရားရဲ့သက်တာဘုရားတို့ဟောပါတယ်ဗျာဘာသက်တာဘုရားလဲစိတ်သက်တာဘုရားအခုဒီရှေ့ချက်ကိုသေးချာမှတ်ကြည့်ပေါ့ဒီရှေ့ချက်ကတို့ဘယ်နာတင်နေလဲရင်နေလို့ချင်းနိဗ္ဗာန်ကြီးဝေးလိုက်မယ်ဒါကလမ်းကြောင်းအနေနဲ့ပြောတာဖြစ်တင်မှာလည်းတစ်ချက်ရှိသေးတယ်ဖြစ်တင်မှာနိဗ္ဗာန်ကိုဘာလို့မမြင်လာလဲဆိုတော့မြင်နိုင်ရောက်တဲ့အဋ္ဌဉာဏ်မရှိတာတစ်ကြောင်းသိတော့သိသွားပြီးမြင်အောင်မရှိတာကတစ်ကြောင်းနဲ့နှစ်ကြောင်းတော့မမြင်နိုင်ရောက်တဲ့မြင်နိုင်ရောက်တဲ့အဋ္ဌဉာဏ်မရှိလို့မမြင်လာတော့သာပေါ့လေဒါတစ်ချက်နောက်တစ်ချက်ကဉာဏ်တော့ရှိတယ်သိတော့သိတယ်ဟာမရှိလို့မသိတာဆိုတာတစ်ချက်ရှိတယ်ဘလိုညာကဗိယတ္တိအပိုင်းမရှိလို့မသိတာသင်ကြားထားတဲ့အပိုင်းမရှိလို့မသိဘူးနိဗ္ဗာန်ဆိုတာဘာမှမသိဘူးဒါတစ်ပိုင်းသင်ကြားထားပြီးပြီဗိယတ္တိဘိုင်းတော့ရှိတယ်လေးချင်းမှုအပိုင်းမရှိလို့မသိတာဒါကတစ်ပိုင်းဩတိတော့ဘာသင်တော့သင်ထားတဲ့ဒါနိဗ္ဗာန်ပဲလို့ပြောထားတယ်ဟောထားတယ်ဒါတော့ဒီနည်းဒီလမ်းနဲ့မြင်နိုင်တယ်လို့လည်းပြောထားတယ်ဒါပေမဲ့ကမကြည့်ဘူးဒီလမ်းမမကြောက်ဘူးဆိုအဲ့လိုမကြောက်တဲ့အတွက်မသိတာကမမြင်တာကတစ်ပိုင်းတော့ဘယ်နှပိုင်းလဲဆိုရင်နှစ်ပိုင်းဒါဖြစ်စင်မှာခုသွားစင်မှာတော့နိဗ္ဗာန်ကြီးသွားစင်မှာနောက်ချက်ရှိချက်နောက်ချက်ရှိချက်ကျော်ရင်ဒါရောက်အဲ့ဒါလို့ကျော်ပြီးတော့ပြုလုပ်တဲ့ပြုလုပ်တဲ့အစင်မှာရတော့အခုသိပြီးတော့မကျင့်နိုင်လို့မသိတာကတစ်ချက်မမြင်တာကတစ်ချက်မသိလို့မသိလို့မမြင်တာကတစ်ချက်ဆိုပြီးတော့နှစ်ချက်ပဲခဲအင်းတဲ့ကဥပမာနဲ့ပြောမှာပဲဒီဟာသဘောပေါက်ဥပမာအနေနဲ့ဆိုတော့ဟို ရုပ်ရှင်သက်္ကာကြည့်ရဥပမာနဲ့ပဲကြည့်ပေါ့ရုပ်ရှင်သက်္ကာကြည့်တဲ့အခါမှာရုပ်ရှင်နဲ့ကြည့်ဘူးじゃတယ်လီဗီရှင်းနဲ့ကြည့်じゃကြည့်ကြတဲ့အခါမှာရုပ်ရှင်သက်္ကာပိတ်ကားကြီးထောင်ပိတ်ကားကြီးထောင်ပြီးလူတွေကကြည့်ကြည့်တဲ့ကနောက်ကစလိုက်ထိုးလိုက်တော့ဒီပိတ်ကားကြီးပေါ်မှာသာလံတော်ကြီးပေါ်လာသာလံတော်ကြီးပေါ်လာတော့ပရမမင်းသားထွက်လာတဲ့ကိုကမှတ်ထားတဲ့မင်းသားမင်းသမီးသာလူကျန်းအကုန်မှတ်ထားတဲ့ဇာဝင်ကဟာဒါဇက်ဖို့ဇက်ရံအကုန်မှတ်မှတ်ပြီးတော့သူတို့ဘာပြောလဲအကုန်လိုက်ကြည့်အထဲမှာငိုရင်ကိုကလိုက်ငိုပြီအထဲမှာယဉ်ရင်ကိုကလိုက်ယဉ်ပြီဘာကြည့်နေတာလဲရုပ်ရှင်ကြည့်နေတာရုပ်ရှင်ကြည့်နေတော့အဲ့ဒါလို့ဖြစ်သလားမဖြစ်ဘူးလားဖြစ်တယ်ရုပ်ရှင်ကြည့်နေတဲ့အခါမှာစထွက်လာတဲ့အခါဒါမင်းသားပဲမင်းသမီးပဲမှတ်သားထားတယ်ဇက်ဖို့ဇက်ရံနေအဲ့ဒီမှာသူတို့ရဲ့လောက်ချားချက်ပြောဆိုချက်တွေကိုကြည်ပြီးတော့ရည်ရတဲ့ကဒါဟာနဲ့ရည်လိုက်ရတာငိုတရားနဲ့ကြုံတဲ့ကောင်ငိုသလားမငိုဘူးလားမျက်ရည်ကျအာလွန်ကန်းနေတဲ့တွေ့မျက်ရည်ကျပြီးအဲ့လိုတွေဖြစ်ကြတယ်ရုပ်ရှင်သက်္ကာကြည့်ရတာကဲဒီတော့ဒီဖြစ်စဉ်မှာကြည့်လိုက်တယ်မှာရုပ်ရှင်ကြည့်နေတဲ့လူတွေဟာဇာလံတွေကြီးကိုတော့မြင်တယ်တဲ့ဟိုရုပ်ပုံတွေတဘုံပေါ်ပြီးတဘုံရောက်သွားတော့မြင်သလားဆိုရင်မမြင်ဘူးအဲ့ဒီရုပ်ပုံတွေရဲ့ဒီယာမီယာဖြစ်တော့ရုပ်ပုံတွေဖုံးလွှမ်းထားလိုက်တဲ့နောက်ကပိတ်ကားကြီးရောမြင်လားဆိုတော့မမြင်ဘူးပိတ်ကားကြီးရှိသလားမရှိဘူးလားရှိပိတ်ကားပေါ်မှာရုပ်ပုံတွေပေါ်သလားမပေါ်ဘူးလားပိတ်ကားရှိမှရုပ်ပုံတွေပေါ်နေတွေ့ရတယ်အဲ့ဒီရုပ်ပုံတွေဟာတသမတ်တည်းပေါ်တာလားတဘုံပေါ်ပြီးတဘုံတဘုံပြောက်ပြီးမှတဘုံပေါ်တာလားဆိုတော့တဘုံပြောက်ပြီးမှတဘုံဒီတော့ရုပ်ချင်းကြီးတဲ့အခါဒေသကြီးရောရုပ်ချင်းကြီးတော့ကိုဘာသိလဲဇာတ်လမ်းကိုသိသလံကိုမှတ်ပြီးတော့ကြားတယ်ဒါဘယ်သူပဲဘယ်သူပဲမှတ်ပြီးတော့ငိုရတယ်ရည်ရတယ်ဆိုတာဖြစ်တယ်။ပုံတွေပေါ်ပြီးကြောက်သွားတာကိုလည်းမြင်သလားဆိုတော့မမြင်ဘူး။အဲ့ဒီပုံတွေရဲ့နောက်ွယ်မှာရှိနေတဲ့ပိတ်ကားကြီးရောမြင်သလားဆိုတော့လည်းမမြင်ဘူး။ပိတ်ကားကြီးပဲတော့မမြင်ဘူး။ဇာတိန်သွားပြီဆိုရင်တော့ဘာပေါ်လာလဲပိတ်ကားကြီးပေါ်တယ်။အဲ့ဒီခါကျတော့မြင်လားမမြင်လား
။
မြင်တယ်။ဇာတိန်သွားရင်တော့ပိတ်ကားပေါ်လာတယ်ဆိုတာမြင်နိုင်တယ်။အဲ့ဒီဥပမာလေးနဲ့ကြည့်သမားတဲ့။မိမိတို့ခန္ဓာကိုယ်ကြီးဟာအခုရုပ်ရှင်သက်္ကာကြီးသဘောပဲရုပ်ရှင်သက်္ကာကြီးသဘောပဲဘဝကိုကြည့်လိုက်တဲ့အခါမှာဒါတွေသမီးတွေဇနီးတွေမယားတွေနဲ့ပျော်လိုက်ငိုလိုက်ရည်လိုက်နဲ့ဇာလံတွေကြီးကလားမကဘူးလားကနေရဇာလံတွေအရှိအဲ့ဒီဇာလံတွေကြီးမှာမိမိတို့ဟာပျော်တဲ့အခါကျတော့ပြုံးလိုက်ကြတယ်တခါတည်းဟိုတခါလေးကျတော့ဝမ်းနဲ့ချေကွယ်မျက်ရည်တွေရှာရုပ်ရှင်သက်္ကာကြီးကိုယ်တိုင်ကနေရကဲဒီရုပ်ရှင်ဇက်ကကြီးကိုယ်တိုင်ကဒီရုပ်ရှင်ဇက်ကကြီးမှာတသမတ်တဲ့တဘုံကံနဲ့ကနေရလားတဘုံပေါ်ပြီးမှတဘုံပြောက်ပြီးမှတဘုံပေါ်တာလားဆိုတော့တဘုံပြောက်ပြီးမှတဘုံပေါ်ကိုယ်ပုံကဒီနေ့ပုံကပြောက်ပြီးတော့မှနောက်တစ်နေ့ပုံကပေါ်တာတူသေးရလားဆိုတော့မတူဘူးအဲ့ဒါတော့တဘုံပြောက်ပြီးတဘုံပေါ်တာတော့ကိုသိလားဆိုတော့မသိဘူးငိုရတာရည်ရတာကိုပဲကိုသိငိုခြင်းငိုနေရမယ်ရည်ခြင်းရည်နေရမယ်အဲ့ဒါနဲ့တည်းမပြီးနေဘူးကိုယ်ပုံကကြီးကိုပြန်ကြည့်တဲ့အခါမှာမနေ့ကပြောက်သွားပြီးဒီနေ့အစ်ပေါ်တာကဒီနေ့ဟာပြောက်ပြီးနောက်တစ်နေ့အစ်စ်ပေါ်တာကအဲ့ဒါလို့ပေါ်ပြောက်ပေါ်ပြောက်လို့မြင်သလားဆိုတော့မမြင်ဒီပေါ်ပြောက်မှမမြင်အဲ့ဒီပေါ်ပြောက်မှုရဲ့နောက်မှာရှိနေသောအငြိမ့်လက်ကိုတော့မြင်နိုင်သလားဆိုတော့မမြင်နိုင်တော့ဝေးပါတကယ်တော့အဲ့ဒီပေါ်ပြောက်ရဲ့နောက်မှာအငြိမ့်လက်ရှိတယ်အငြိမ့်လက်ကိုမမြင်ရခြင်းအဲ့ဒီပေါ်ပြောက်တဘုံပေါ်တဘုံပြောက်ကြီးဖုံးနေလို့တဘုံပေါ်တဘုံပေါ်တဘုံပြောက်ကိုမမြင်ရခြင်းဟာလည်းဘာကြောင့်လဲဆိုတော့ငိုနေရည်နေတဲ့အတွက်ကြောင့်ဇာလံတွေကြီးမှာလည်းနစ်မျောပြီးတော့ဒါကဒါပဲသမီးပဲဇနီးများပဲပြည်ပြည်ဥစ္စာပဲအဲ့ဒါတွေနဲ့ပတ်သက်ပြီးငိုလိုက်ရည်လိုက်နဲ့အမတ်ပညာတွေကနေမှတ်သားထားတဲ့အရာတွေကနေဥသိပြီးတော့ဖြစ်ပေါ်နေလို့တဲ့ဥသိပြီးတော့ဒီကားတဲ့ငိုဟဲရည်ဟဲပြောဟဲပြုံးဟဲနဲ့ဒီလိုသွားနေတဲ့အတွက်ကြောင့်တဘုံဘောတဘုံပြောက်ဆိုတဲ့ဖြစ်ပျက်ကိုလည်းမမြင်နိုင်ဘူးဖြစ်ပျက်တွေရဲ့နောက်မှာချုပ်ရငိမ့်ရသိမ့်ရမှန်သောနိရဒသစ္စာအမှန်တရားဖြူရည်ကြီးတွေပဲမမြင်ရဘူးအမမလုံးမကြားနဲ့ငြိမ်ငြိမ်သက်သက်နဲ့သာဝရတည်ရှိနေသောသာဝရသဘောတရားတက်ရောက်နေတဲ့နိဗ္ဗာန်တတ်ကြီးကိုလည်းမမြင်ရဘူး။အဲဒီတော့ဒီဥမာလေးနဲ့ကြည့်ရင်အပိုင်းလုံးပိုင်းတွေ့ရတယ်။အပိုင်းလုံးပိုင်းမှာဖြစ်ပျက်ကိုမမြင်တဲ့အပိုင်းဖြစ်ပျက်ဖြစ်ပေါ်နေတဲ့အပိုင်းရဲ့နိဗ္ဗာန်တည်ရှိနေတဲ့အပိုင်းဘယ်နှပိုင်းတွေ့လဲ
။
သုံးပိုင်းနဲ့နိဗ္ဗာန်ဆိုတဲ့အမြဲတည်ရှိနေတဲ့အပိုင်းဖြစ်ပျက်နေတဲ့သူပြင်ပြောင်းနေနေတဲ့အပိုင်းဖြစ်ပြကုန်မှမသိမမြင်နိုင်သောအော်ဟိပျော်ရွှင်လောက်ရှားနေတဲ့အပိုင်းအပိုင်းလုံးပိုင်းဒါဟိုတော့ဥစဉ်တော့ဥပမာလေးနဲ့တရားတော်ဟုတ်ထည့်ပြီးတော့ဟောဦးတယ်ဥပမာဘာဥပမာနဲ့ပြီးလဲဆိုတော့ဒီဥပမာပါပဲဒီဥပမာကို ငယ်တင်ရဦးဇင်းတို့ဖြစ်စဉ်ဟောငယ်တင်ရဖြစ်စဉ်နဲ့သွားဟာကြည့်ရတဲ့အခါကျတော့အဲ့ဒီဘဝခံစားချက်ကလေးဟာအခုလာထည့်ကြည့်တော့အန်ခိုက်သွားတွေ့ရဟိုခန်းငယ်ငယ်တုန်းကကျောင်းသားမှာကျောင်းကဘုရားမှာဘုရားပွဲလာဟောဘုရားပွဲလာတယ်အဲ့ဒီလိုပဲပိတ်ကားတော်ကြီးလာတော့ကြည့်ကျင်တာဟောသာမွေးရလဲနီးနေပြီဘုရားဓမ္မမကြည့်နဲ့ဆိုတော့ပရမညသုံးညလာတာပရမညသွားကိုကြည့်ကိုကြည့်တော့မိတော့ရိုက်တော့မရဘူးဒဏ်ပေးတယ်ဆိုတာဘလို့ဒဏ်ပေးတယ်ဆိုတော့အေးနောက်ညကြည့်သွားတယ်တစ်ချက်မှနိုင်နေတော့မကြံနဲ့ငိုက်ရင်တော့ရိုက်ပြီဆိုပြီးတော့နော်ပြီးအောင်လာကြည့်တစ်ချက်မှမငိုက်သေးနဲ့ဆိုတော့အဲ့ဒီမှာနောက်ညရဆက်ကြည့်ရတာပေါ့ဒုတိယညကြည့်မငိုက်အောင်တောင်းထားတယ်ငိုက်လို့ချင်းရိုက်ခံပေါ့အဲ့တော့မငိုက်အောင်ဆိုတော့ဇက်ကကောင်းကောင်းမကြည့်နိုင်မငိုက်ဖို့အတွက်ပဲဂယုစိုက်နေဒုတိယညတော်သေးတယ်တတိယညကျတော့အိုးပင်မှန်းလာပြီပင်မှန်းလာတော့တော်တော်ကြီးကိုငိုက်ခြင်းလားငိုက်ခြင်းနဲ့တော့ဒီဟာမငိုက်အောင်ကြိုးစားတာတတိယညကျတော့စဉ်းစားကြည့်ညအေးပြက်ခဲ့တာကျတော့ပို့ပြီးတော့ပင်မှန်းမလားမပင်မှန်းဘူးလားပင်မှန်းတယ်သိပင်မှန်းလာတဲ့ခါကျတော့ကိုကရုပ်ရှင်ကဇက်ကကြီးကဘာမှမသိတော့ရုပ်ရှင်ဇက်ကကြီးကဒီပေါ်တာပြောက်တာပေါ်တာပြောက်တာပဲဘယ်ကောင်မလုံးနေမှမသိတော့သူများတွေကြီးတယ်ပဲကိုကမကြီးနိုင်တော့သူတို့ကဘယူမှမဆိုင်နိုင်တော့ပဲအဲ့တော့မကြီးနိုင်ဘူးခါတယ်ကိုကတော့ကိုအဲ့မငါရောက်ဝင်ဘယူဆိုင်နေတာနောက်ဆုံးညပေါ့လေအဲ့တော့ဘယူဆိုင်ဘယူဆိုင်နေရနေပြီးသွားတာတယ်ဇာလန်ပြီးတော့နောက်ဆုံးညဆိုတော့ဇာလန်တော့နည်းနည်းတူတာပေါ့သူတို့လည်းသိမှဆိုတော့ဇာလန်တို့သိနေသိတော့အဲ့ဒီပိတ်ကားကြီးကရုပ်ရှင်ဇာတ်ကားတွေကုန်သိတော့ဘာပေါ်လာလဲပိတ်ကားဖြူတယ်ပိုးရေးကနေပေါ်လာသိတယ်မှာရှင်ဟာတက်တာပါလားလူကြီးငါရိုက်မှာတော့တော်တော်ကြီးတက်တာပါလားတော်တော်ဝမ်းသာပါလားရိုက်မှာတော့ဘူးငါ့မှာမငိုက်ရောမငိုက်ရောဒါပေမဲ့အဲ့ဒီဒုတိယညတတိယညမှာပြောရတာတော့မပြောရတော့ပထမညတုန်းကတော့သွားပြောတာပေါ့ကလေးဆိုတော့ကြည့်ပြီးပြောတော့ခါတဲ့သဘောတွေကြားနေဒုတိယညတတိယညကြတော့မပြောတော့တတိယညဘူးသိုးတာပေါ့မပြောတဲ့အပြင်ပင်တော်ပင်ဝန်းနေတယ်အကြီးကြီးပင်မှန်းတာပင်မတော့တခါတဲ့ဒီဟာကြီးပြီးပါသေးပဲတွေ့ပြီးပါသေးပဲတွေ့နေတယ်လို့ပဲပြီးလည်းပြီးတော့သိတယ်မှာဒါလွတ်လာတာပေါ်ပြီးတော့ရှင်းပြီးတော့လွတ်လာတာဝန်တော်ဝန်သာပြီးဘာမှပြောတော့မပြောပြနိုင်တော့စဉ်းစားကြည့်နော်ကိုလည်းပဲအချင်းကျက်တွေကလွတ်မြောက်သွားရင်အဲ့ဒါလို့ဖြစ်မလားမဖြစ်ဘူးလားဖြစ်တယ်ဒုက္ခသိရောက်တယ်ဒုက္ခရောက်တဲ့နေရာကနေဘုံနဲ့လွတ်သွားရင်အဲ့ဒါလို့ခံစားမှုမျိုးဖြစ်မလားမဖြစ်ဘူးလားဖြစ်တယ်အဘိယာသူလည်းပြီးတော့ဝမ်းသာလိုက်တဲ့ခါတည်းလွတ်ပြီးကျွတ်ပြီးကွာဆိုပြီးတော့အဲ့ခါကျတော့မှဟင်းဆိုတက်ပြင်းချနိုင်တော့ခဲအဲ့တော့ပထမညတုန်းကပျော်နေတယ်တဲ့ဒုတိယညကျတော့မပျော်နိုင်ဘာဖြစ်လို့မပျော်နိုင်လဲဆိုတော့ခုနကပြောတဲ့ဒုက္ခနောက်ကရိုက်နေတဲ့ဒုက္ခရှိနေတာကိုတစ်ချက်နောက်တစ်ချက်ကဘာဖြစ်လို့မပျော်လဲဆိုတော့ဘုက္ခုံကိုဘယူးမဆိုင်နိုင်ဘောရသွားသူကြီးဇာပြလည်းပဲကိုကဘယူးဆိုင်နိုင်ကိုမငိုက်ဖို့ရေပဲဘယူးဆိုင်နေတာဘယူးဆိုင်နေရတဲ့ခါကျတော့မတန်းမီဖို့ရေဝါကနေတိုင်းဝါတွေ့မှာဟုတ်ပုံညာအဲ့လိုဆိုတော့ဒါကြောင့်ကြောင့်ဘုရားဝဲကြောင့်နဲ့မှလာပြတယ်ဘုရားမှလာပြတယ်ဘုရားဝဲပေါ့အဲ့ဒီလိုဆိုတော့စဉ်းစားကြည့်ပေါ့ဟိုကတဘုံပေါ်တဘုံမြောက်လည်းပဲဘာမှမသိဘူးဘာမှမသိတော့ပြောရပါမလားမပြောရဘူးကြီးဇာပြောလည်းမပြောငိုဇာပြောလည်းပဲပျော်ဇာအကြောင်းမရှိအဲ့ဒီသဘာဝအတိုင်းပဲအခုမိမိတို့ဖြစ်စင်မှာကြည့်ပေါ့ဇာတ်တော်ကြီးကြီးနေရင်ငိုလိုက်ညီလိုက်ပြောလိုက်ရှင်လိုက်မှတ်ထားတာဟုတ်ဒါကတော့မင်းသားပဲမင်းသမီးပဲမှတ်ထားတော့မင်းသားကိုလူကျန်အထိုးရင်ဝမ်းနေတယ်မင်းသားနဲ့မင်းသမီးဒါဇာတ်တော်ရခွဲခွာသွားရင်ဘဝစိတ်ဆင်းရဲနဲ့တခါတည်းမင်းသမီးပေါ်သူကားတော့နောက်ကျက်ပြီးရင်မကြေနပ်ဘူးဖြစ်ဖြစ်သလားမဖြစ်ဘူးလားတော့ဖြစ်တယ်ဒီတိုင်းနဲ့လားဇာတ်တော်သက်ွက်ဒီမှာဒီတိုင်းလားအဲ့တော့ဒါပါဖြစ်လို့ဒီလိုဖြစ်တယ်ပြောတော့မှတ်ထားတာဟိုဒါဘယ်သူပဲဘယ်သူပဲဟိုကအတုလုပ်ပြနေတာအကုန်ကအစ်စ်လို့ကမှတ်ထားတော့ဒီထဲမှာထိုးတာကြိတ်ကြလဲတကယ်ထိုးတာကြိတ်ကြမဟုတ်ဘူးတတ်တာပြတာလဲတကယ်တတ်တာမဟုတ်ပဲဆဲတာဆိုတာလဲတကယ်မဟုတ်ဘူးဒါပေမဲ့ကိုကမှတ်တင်ရာအဖြစ်သူတို့ပြောတဲ့အတိုင်းကိုလိုက်ပြီးတော့ခံစားနေရလားမခံစားနေရခံစားနေကိုကမှတ်ထားတာဟောဒါမင်းသားပဲငါလူချမ်းပဲဆိုတဲ့အတွေ့တရလူချမ်းမဟုတ်နေပြီလားအဲ့ဒါပါဘာကြောင့်လဲဖြစ်တာလဲဆိုတော့အမတ်တင်ညာကြောင့်အကယ်၍များစတဲ့တဲ့ဟောကိုမင်းသားလည်းမမတ်ဘူးမင်းသမီးလည်းမမတ်ဘူးဘာကောင်းမှမမတ်တာဘူးတခုပေါ်ပြီးတခုပြောက်သွားတယ်ဆိုပြီးကြည့်လိုက်လို့ရှိရင်ဒီဇာတ်လမ်းတို့ကြီးကရတာရှိပါတော့ မရှိတော့သေးကြတာကြည့်ကြည့်ဒီအမတ်ပညာတာမရှိရင်မင်းသားလည်းမသိမင်းသမီးလည်းမသိဇာတ်လမ်းလည်းပဲတခုပေါ်ပြီးတခုပြောက်တယ်ဆိုတာလေးဒါလိုက်ကြည့်ထားကြည့်ဘာရတာမှမရှိတော့တကယ်လို့မရှိတာဇာတ်လမ်းအချိန်ဆက်တော့ရှိသေးတယ်မရှိဘူးအမိနာမတွေလည်းဖယ်ထားတဲ့အတွက်ကြောင့်မင်းသားရဲ့မင်းသမီးရဲ့မသိတော့ဘာရတာမှမရှိတော့ဒါကဘာနဲ့သွားကြည့်လဲဆိုတော့အခုမိမိတို့တရားလုံးမလုံးခင်ပါဒါရီသမီးရဲ့ဇနီးကြီးများလည်းအကုန်မှတ်ထားတယ်မှတ်ထားကြတယ်အဲ့ဒီမှာတွေပြောပြောနေတော့ဇာတ်လမ်းတွေကြီးကြည့်နေရတယ်လို့ပဲပြောတဲ့ကပြောမူတဲ့ကမူတဲ့ဒီလိုဖြစ်တယ်အကယ်၍များတရားလုံးလုံးတော့မယ်ဆိုရင်တဲ့တရားလုံးလုံးဖို့အတွက်ဘယ်လိုညွန်ကြားထားလဲအမိနာမတွေဖယ်ပါလို့ညွန်ကြားထားတယ်အယူဆမှာငါဆိုတဲ့အစွဲတွေသက္ကာဒိဋ္ဌိတွေဖယ်ရှားထားဟုတ်ကဲ့သားတော်သားတွေရောက်ကြမင်းမတွေဖယ်ထားဒါကဒိဋ္ဌိလို့ခေါ်တယ်ဒါရီယာမိနာမတွေအဟောပြောမဲ့ပညာတွေဒါတွေဖယ်ထားပညာတွေဖယ်လိုက်တဲ့အခါကျတော့ဗာကျန်ခဲ့တယ်ဆိုတော့ယုံနာတဲ့တဘာဝအဲ့ဒီယုံနာတဘာဝကလည်းခုနယုံရှင်သက္ကာပေါ်မှာကြားတဲ့အတိုင်းတစ်ခုပေါ်တစ်ခုပြောက်ပဲကြားတာပဲမြင်တာလေးပြောက်သွားတယ်ရှေ့ကမြင်တာလေးပြောက်နောက်ကမြင်တာလေးပေါ့ရှေ့ကကြားတာလေးပြောက်နောက်ကကြားတာလေးပေါ့ဘာနဲ့သွားနေလဲပေါ်ပြောက်ပေါ်ပြောက်ဒါနဲ့ပဲသွားအမိလည်းမတတ်မှတာဘူးပေါ်ကြောက်ပေါ်ပြောက်နေလို့ပဲမြင်နေရမယ်ဆိုရင်အဲ့ဒီပုံမှာနှစ်သက်စရာရှိပါလားဝမ်းနည်းစရာရှိပါလားမရှိတော့ဘူးငိုမင်းကြီးတို့တရားလုံးလုပ်တဲ့အခါမှာခုနကဇာလန်တွေကြီးကိုအမိရေမတတ်မှပဲနဲ့ရှေ့ထိတ်ဆက်နောက်ထိတ်ဆက်တွေကိုဖယ်ပြီးတော့ပေါ်တယ်ပြောက်တယ်ပဲဆိုကြည့်တဲ့ပုံစံမျိုးနဲ့ကြည့်ကြည့်ပါတဲ့အဲ့ဒါလို့ကြည့်လို့ဖြစ်ပေါ်လာတဲ့သဘောတရားနဲ့အခုယောက်ျားတွေကိုဖြစ်ပြည့်ရှိတဲ့သဘောတရားနဲ့အတူတူပဲပြန်ကြတာဒီတော့ဒါပြီးပြီလားဆိုတော့မပြီးသေးဘူးပေါ်ပြပေါ်ပြလို့သိုံနဲ့နောက်ကသိက္ခာကြီးကိုမြင်လာမမြင်ဘူးပေါ်ပြပေါ်ပြကကြီးလိုက်တော့ပေါ်ပြီးကြောက်တာတခါလာလဲပေါ်ပြဆိုတော့နေတဲ့စရာလည်းမရှိဆွဲလန်းစရာလည်းမရှိကြားတော့ဘာဖြစ်လာလဲညင်းငွေလာညင်းငွေလာဒါကြီးကကြီးကျင်စရာဘာမှမရှိပဲဒီစရာလည်းမဟုတ်ငိုစရာလည်းမဟုတ်တော့ကြီးကျင်စရာရောကောင်းနေရဲ့မကောင်းတော့ဘူးတစ်ခုလည်းဒါနှစ်ခုလည်းဒါသုံးခုလည်းဒါပဲဆိုတော့ကြည့်ကျင်စရာမကောင်းတော့ဘူးဆိုတော့ဒါတွေကိုမကြည့်ကျင်တော့မကြည့်ကျင်တော့အဲ့ဒီရုပ်ပုံတွေဖြောက်ပြီးတော့ဒေသသတိထားပြီးကြည့်လိုက်ရင်နောက်ကပိတ်ကားယူသွားတွေ့တယ်။ဘာသာတွေ့လဲ။ရုပ်ပုံတွေကကြည့်ကျင်စရာမကောင်းပါဘူးဆိုရင်ကြည့်ကျင်စရာဒီဘက်ကိုကြည့်ကျင်တဲ့စိတ်မရှိတော့တဲ့အတွက်ဒီဘက်ကိုမကြည့်ပဲနဲ့ဟိုဘက်ကိုလှည့်လိုက်ရင်အဲ့ဒီရုပ်ပုံတွေရဲ့နောက်ကဘာကြီးသွားတွေ့တယ်။ပိတ်ကားယူသွားတယ်။အများတန်းကြည့်ရှိနေတဲ့ပိတ်ကားကြီး။ပိတ်ကားကြီးကအများတန်းရှိနေတာမရှိဘူး။ပေါ်ပြပေါ်ပြနေမြင်နေရင်ပိတ်ကောက်ကိုမမြင်ဘူး။ဇာလံတွေကိုမြင်နေရင်ပိတ်ကောက်ကိုမမြင်ဘူး။အခုမိမိတို့ကသာသမီဇနီးများဆိုတဲ့အမိနာမတွေနဲ့သတ်မှတ်ပြီးတော့ဇာလံတွေကြီးနဲ့သွားနေကြတာ။ပေါ်ပြလေးတော့မြင်ရလား။ပြည့်ပြည့်အိဋ္ဌဒုက္ခအနတ္တမမြင်ဘူး။မငြင်းဝဲဘူး၊မယုံဘူး၊မမောဘူး။အဲ့ဒီနောက်ဘက်မှာရှိသောနိရောဓအငြိမ့်ဓာတ်ကြီးပိတ်ကားပြီးပြီးကြတော့ဘိုးဝေးသွားပြီးမမြင်နိုင်ကြတော့အကယ်၍များသဏ္ဍာန်တွေကြီးဖြောက်လိုက်ပြီးတော့အမိနာမတွေဖြောက်လိုက်ပြီးတော့ပေါ်ပြောက်ကိုကြည့်မယ်ဖြစ်ဖြစ်အနိစ္စဒုက္ခအနတ္တကိုကြည့်မယ်ဆိုရင်တခါလာလဲဖြစ်ဖြစ်အနိစ္စဒုက္ခအနတ္တဒါကြီးပဲတွေ့နေရတော့ဒီပေါ်မှာအဋ္ဌဉာဏ်ကထိုးတဲ့အခါကျရင်ဒါကိုကြည့်ခြင်းတဲ့စိတ်နောက်ထပ်ကြည့်ခြင်းတဲ့စိတ်ဖြစ်ပါတော့မလားဆိုတော့မဖြစ်စွန့်ခြင်းတဲ့စိတ်ဒါကိုမကြည့်ခြင်းတော့ပါဘူးတော်ပါပြီဆိုတဲ့စိတ်ပဲရောက်လာတယ်အဲတော်ပါပြီဆိုပြီးတော့အဲ့ဒီပေါ်ပြောက်ကိုမကြည့်ရင်ဘာမြင်ရမလဲနောက်ကပိတ်သာကြည့်ဆိုတဲ့ဏိရောဓတဲ့အငြိမ့်ချကြီးကိုမြင်ရလိမ့်မယ်တဲ့။သူရဲ့နှစ်ခုကပူးနေတာ။ရှေ့ကနောက်ကဏိရောဓကြီးကိုမမြင်ရင်ဟာရှေ့ကဖြစ်ပြတင်္ခါရကဖုံးထားလို့ဖြစ်ပြတင်္ခါရကိုမမြင်ရင်ဟာအမိနာမပညာတွေကဖုံးထားလို့အဲ့ဒါလို့သွားတွေ့တယ်။အဲ့ဒါလို့သွားတွေ့တော့အကယ်၍များဏိရောဓအငြိမ့်ချကြီးကိုမြင်ရင်ရှေ့ကဖြစ်ပြတင်္ခါရကြောင့်ဒုက္ခရောက်နေရတဲ့ပင်မဆင်းရဲမှုအမိနာမပညာတွေကြောင့်ဘယ်မှဆင်းရဲမှုကြီးอ่ะပေါ်လာလိမ့်။အမိနာမပညာတွေကြောင့်ဘယ်မှဆင်းရဲနေတာပေါ်ခဲ့ရင်ဖြစ်ပြတင်္ခါရကြောင့်ဘယ်မှဆင်းရဲနေတာပေါ်ခဲ့ရင်အဲ့ဒါတွေကနေလွတ်ပြီးတော့ဘုဘဏိရောဓသစ္စာအဖြစ်ကြည့်မြင်ရတဲ့အခါကျတော့သက်တာသွားတာကိုသိလိမ့်မယ်။ခုနကတည်းကဒုဗ္ဗေကနေလွတ်လို့တော်တော်ကြီးသိသက်တာသွားတယ်လို့အဲ့ဒါလို့သဘောတရားမျိုးကြုံသွားလိမ့်မယ်။ဒါဒီတော့နိဗ္ဗာန်ကိုမမြင်ရခြင်းရဲ့အကြောင်းဟာအဲ့ဒါလို့သွားတွေ့တယ်ဘာဖြစ်လို့မမြင်တာလဲတဲ့ဆိုတော့အမိနာမတွေကတစ်ချက်ဖုံးထားတယ်။ဖြစ်ပြသင်္ခါရတွေကတစ်ချက်ဖုံးထားတယ်။ဘယ်နှချက်ဖုံးလဲ။နှစ်ချက်ဖုံးထားတယ်။ဒ ီတော့မိမိတို့ရဲ့တရားထုတ်မှုလမ်းစဉ်ကိုပြန်ကြည့်ဒီလိုတရားထုတ်မယ်ဆိုပြီးတော့ဖြစ်ဖြစ်တွေရှုကြတယ်ဖြစ်ဖြစ်ရှုတဲ့အခါကျတော့မှတ်ကြတယ်ဩတို့ဘာလေးကိုဖြစ်ဖြစ်မြင်တယ်တော့ကြာခြေတော့ကကျင်လာလေးဖြစ်ပြီးပြက်သွားတယ်နားကကြားတာလေးဖြစ်ပြီးပြက်သွားတယ်အဲ့ဒီလိုဖြစ်ဖြစ်တော့မြင်တယ်ဘယ်သူကြားလဲဆိုတော့ငါကြားတာငါတို့ကြားတာဘာသာလေးကိုကြားတာပဲဆိုတဲ့အမိတွေပါလားမပါဘူးလားခြေတော်ကြီးထုံနေတယ်ကွာကျင်နေတယ်ကွာခြေတော်ဆိုတဲ့အမိကြီးကပါနေပြန်အောင်ခြေတော်ကိုဖယ်လိုက်တဲ့အခါကျတော့ထုံနေကျင်နေတဲ့အမိကြီးရောပါလားမပါဘူးအဲ့ဒါဖြစ်ဖြစ်သဘောတရားကိုတိုက်ရိုက်မရောက်ဝင်တဲ့အမိတွေကနေကာထားလိုက်တယ်ထုံနေကျင်နေတဲ့အမိဟာထုံမှုကျင်မှုပါလဲထုံမှုကျင်မှုကပါလဲလို့မေးရုပ်တို့ရဲ့ပေါက်ပြန်မှုပဲတဲ့ထုံမှုကျင်မှုကိုပေါက်ပြန်မှုလို့အသိဉာဏ်ကထိုးရင်အဲ့ဒါရုပ်တရားကိုမြင်တာအဲ့ဒီယုတ်တရားလို့မြင်ရင်အမိနာမပြောင်းမယ်။အဲ့ဒီဓမ္မကျင့်မှုယုတ်တရားပေါက်ပြန်မှုရဲ့ဖြစ်ပျက်ကိုမြင်ရင်ဒါဒုတိယဖြစ်ဖြစ်ပျက်သင်္ခါရအနိစ္စဒုက္ခအနတ္တဝိပဿနာဉာဏ်ဖြစ်တယ်တဲ့။ဒီတော့ဘုရားဖြစ်ပျက်တော့သွားပါရဲ့။အာဇူတဘာယောက်ျားမိမပုဂ္ဂိုလ်တ attva မပြောင်းဘဲနဲ့သွားနေရင်အမိနာမတွေဖုံးနေတော့ကြောက်။ခုနကတော့လမ်းကြောင်းနေနေကြီးတဲ့အခါမှာအသွေးဘက်ကိုငါအနေနဲ့ဆိုရင်အတွင်းကအပြင်ဘက်ကသင်္ဏံကိုငါအနေနဲ့ဆိုရင်အပြင်ဘက်ကိုကတ်နိရောဓတတ်ကိုရောက်ပါတော့မလားမရောက်ဘူးဖြစ်ပြတော့မြင်လိုက်မယ်တဲ့ဖြစ်ပြကတော့မြင်တော့ဖြစ်ပြီးပြတယ်ဆိုတာသတိထားခြင်းဖြစ်ပြီးပြတယ်ဆိုတာသိရင်ရတာပဲသို့တော်သူဖြစ်ပြငါဖြစ်ပြယောက်ျားဖြစ်ပြမိန်းမဖြစ်ပြခြေတော်ဖြစ်ပြဒုံမှုကျင်မှုဖြစ်ပြတိုက်မှုခဲမှုဖြစ်ပြဆိုရင်လွတ်ပါမလားမလွတ်သေးဘူးဘူရေရောတဲ့ဒုံမှုကျင်နဲ့ကြိုက်ကြခဲတဲ့လာလို့ဖြစ်ရင်ဒါဖောက်ပြန်မှုသဘောတရားပဲသဘောတရားတက်တက်ကလေးပဲသဘောတရားတက်တက်ဆိုတာညံနေပဲသိရတယ်အဲ့ဒါနဲ့သဘောတရားတက်တက်ပဲလို့သိလိုက်တာနဲ့တကယ်ညံခေါင်းခါခြေတော်နဲ့အကုန်ပြောက်သွားယောက်ျားမိန်းမပြောက်သွားဘာကြံခဲ့လဲသဘောတရားပဲကြံအဲ့ဒီသဘောတရားကိုမိရင်ဇာလန်တော်ကြီးရောက်ပြီဇာလန်တော်ကြီးရောက်သွားပြီပြောစရာလည်းမရှိတော့ငိုစရာလည်းမရှိတော့ဇာလန်တော်ကပြောက်ပြီမဲ့တဘုံပေါ်တဘုံပြောက်တဲ့လောက်ချာမှုတော့ရှိလောက်ချာမှုကတော့ရှိနေသေးလားမရှိနေဘူးလားဆိုတော့ရှိနေသေးတယ်။ဖြစ်ပြက်ကတော့ရှိနေသေးတယ်။ခုနပေါက်ပြံမှုသဘောတရားကြီးကဖြစ်ပြက်ပဲဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်နဲ့သွားနေဆိုရင်ဒါတဘုံပေါ်တဘုံပြောက်ကိုမြင်တာတဲ့။အဲ့ဒါမြင်နေုံနဲ့လည်းပဲဒါကိုညီးငွေ့ပြီးတော့မလွတ်နိုင်မချင်းတော့ဖြစ်ပြက်ကိုပဲရှိနေအောင်မယ်ဆိုရင်လည်းပဲနိဗ္ဗာန်ကိုမြင်ရပါမလားဆိုတော့မမြင်ရသေးဘူး။အဲ့ဒါကြီးကိုလှည့်ပြီးဒါမကြည့်ရင်တော့ပါဘူးကွာဆိုပြီးအဲ့ဒါကိုတားပြီးတော့တစ်ဖက်ကိုလှည့်လိုက်တော့မှအငိမ့်ရအေးဓာတ်ကိုမြင်ရမှာတဲ့အငိမ့်ရအေးဓာတ်နိဗ္ဗာန်ကိုအာရုံပြုနိုင်တဲ့အချိန်ခါမှာဘာတွေဖြစ်လာလဲဆိုရင်ဖြစ်ဖြစ်သင်္ခါရတွေငြိမ့်သွားတယ်ခုနကတဘုံပေါ်တဘုံပြောက်ခုနကတော့ဇာလန်တွေအကြောင်းဖြစ်ပေါ်လာတဲ့ငွားချင်းရီယာချင်းဆိုတဲ့ကိလေသာဘူတာတွေအေးသွားတယ်ဘာမှမရှိတော့အဲ့ဒီအချိန်မှာအဘူတွေမရှိတော့ဘူးမောဇာယီတရားတွေဆိုတဲ့အပူတွေသောကတွေလည်းမရှိတော့ပျော်စရာဆိုတဲ့လောဘအပူတွေစိတ်ညစ်စရာဆိုတဲ့ဒေါသအပူတွေမရှိတော့အဲ့ဒီဒေါသလောဘဒေါသအပူတွေတွေမကောင်းဖြစ်ပြဆိုတဲ့သင်္ခါရတွေဒုက္ခတွေပါငြိမ်းသွားတယ်နိဗ္ဗာန်ရဲ့တဘာဝဟာမငြိမ်းနိဗ္ဗာန်ရဲ့တဘာဝဟာမဖြစ်မပြည့်ငြိမ်းနေတဲ့တဘာဝကိုရုပ်ကျင်ဇာကာယီခုနဥမာယပိတ်ကာယီဟာငြိမ်းနေသလားမငြိမ်းနေဘူးလားငြိမ်းနေတဲ့သဘာဝအဖြစ်ငြိမ်းနေတဲ့သဘာဝ။အဲ့ဒီပုံမှာလာပြီးပေါ်တဲ့ယုံနံတို့ရဲ့ဖြစ်ပျက်ကတာမငြိမ်းတာ။မငြိမ်းတာတွေရှိနေသမျှငြိမ်းနေတဲ့အရာကိုမြင်ပါမလား
။
မမြင်နိုင်ဘူး။အဲ့ဒါသဘောပေါက်ပါတဲ့။အဲ့ဒီဥမာလေးနဲ့ပဲပိုင်ကြီးကိုပဲအဆင့်ရောက်ပြီးတဲ့ဘယ်လိုမြင်နိုင်လဲ။တကယ်တော့ယုံနံလမ်းစဉ်နဲ့ပတ်သက်လို့ဤရာသစ္စာကိုပေါ်လည်အောင်ပြောရခြင်းပဲတဲ့။တကယ်ရှင်းရင်ရှင်းတဲ့အခါကျတော့မဂ္ဂသစ္စာဆိုတာစိတ်လျှောက်တယ်စိတ်ထဲကနေသွားတဲ့အခါမှာအချိန်တိုင်းသွားတယ်အချိန်တိုင်းသွားတဲ့အခါမှာတခဏရင်းမှာပဲဖြစ်ပြဖို့လည်းမြင်ရင်မြင်တယ်လောဘဖြစ်စရာဒေါသဖြစ်စရာတွေနဲ့ကြုံလာတဲ့ကလောဘဒေါသမဖြစ်ဘဲနဲ့လောဘဒေါသတွေငြိမ်းတဲ့နိဗ္ဗာန်တက်လဲဝင်ရှင်ဝင်တယ်ဒါကရင့်လာရင်ဝင်ထိုးလာတဲ့ကိလေသာတွေကိုချက်ချင်းငြိမ်းအောင်လုပ်နိုင်တယ်ချက်ချင်းငြိမ်းအောင်လုပ်နိုင်ရင်ချက်ချင်းငြိမ်းပါတယ်ဆိုတဲ့ဤရောဓသစ္စာဒါရောက်ကြည့်လာတယ်ဆိုတဲ့အပိုင်းပေါ့အဲဒီပိုင်းကြတော့မေဂသစ္စာနဲ့ဆက်ဆက်ပြီးတော့မှပဲထပ်ပြီးပြောမယ်အခုနိရောဓသစ္စာမမြင်နိုင်ရင်ဟာဇာလန်တွေလို့ခေါ်တဲ့အမိနာမတွေကိုမိမိတို့မကျော်နိုင်ရဘူးမင်းသားလည်းမှတ်ထားတယ်မင်းသမီးလည်းမှတ်ထားတယ်ပြည်သူဥစ္စာလူကြီးတွေလည်းမှတ်ထားတယ်အဲ့ဒါတော့မှတ်လို့ပဲကိုယ်ကငါကောင်ငါခါငါချင်းငါလက်ဒီလိုမှတ်ထားကြတယ် သာသမီတိမယပြည်ဥစ္စာတွေလည်းအကုန်လုံး၅ဘိုင်၅ဆိုင်လောက်ခါကြတယ်။ပညာအနေနဲ့တမထားခြင်းကြောင့်ဒါတွေကိုမကြောနိုင်လို့နိဗ္ဗာန်ကိုမမြင်တာ။အငြိယအေးတက်ကိုမမြင်တာ။နောက်တစ်ချက်ဖြစ်ပြက်ကိုမမြင်တဲ့အတွက်ကြောင့်ဖြစ်ပြက်ကိုမမုန်းတဲ့အတွက်ကြောင့်ဖြစ်ပြက်ကိုမုန်းပြီးတော့မလွတ်ရှင်တဲ့အတွက်ကြောင့်ဒါနိဗ္ဗာန်ကိုမမြင်တာ။အခုသိသွားပြီနိဗ္ဗာန်ကိုမမြင်ရခြင်းအကြောင်းသိသွားတဲ့အခါမှာခုနကတည်းကပြောခဲ့တဲ့နှစ်ချက်တည်းမသိလို့မမြင်တာကတည်းကြောင်းသိရတာနဲ့မလေးညင်လို့မမြင်တာကတည်းကြောင်းနှစ်ချက်သိသွားရင်တော့မြင်သလားဆိုတော့မမြင်သေးဘူးသိသွားရင်လည်းမမြင်နိုင်သေးဘူးတဲ့ဒီသဘောတရားကိုရှင်းခံပြီးတော့လေ့ကျင့်အောင်မြင်လာတဲ့ຢာရေပေါ်မှာညီရေဖယ်ပြရမယ်ပြည့်ပြည့်လေးကဒုက္ခအနတ္တဉာဏ်လေးပေါ့အောင်သင်ပေးရသင်ပြီးတော့ဓာကြီးတို့ဒီပြည့်ပြည့်ကြီးကိုပဲမုံသွားအောင်မကြည့်ရင်တော့တော့ကြည့်ပေးရအောင်အဋ္ဌဉာဏ်ဖြင့်ရှုပေးရအောင်အဋ္ဌဉာဏ်နဲ့ရှုလို့ဒါကွာမထူးပါဘူးလို့သုံးဖြတ်ချက်ချပြီးအဲ့ဒီဖြစ်ပျက်တွေကိုလည်းမကြည့်တော့ဘူးအမိဓမ္မတွေကိုလည်းအာယုံမပြုတော့ဘူးဆိုရင်ဟောကအတိတ်ပေါ်နေတယ်အငိမ့်ကအတိတ်ပေါ်ကိုပေါ်နေတယ်အာယုံပြန်စိတ်ဆိုတာအာယုံကိုမယူဘဲနဲ့စိတ်ဖြစ်လို့မရဘူးပညာဆိုတဲ့အမိဓမ္မတွေအာယုံနဲ့ယူနေရင်စိတ်တွေကပူလောင်လှုပ်ရှားပြေးသွားနေလိမ့်မယ်ငိုဝရရနိုင်မယ်ဖြစ်ပြက်သင်္ခါရတွေကိုအာရုံပြုနေမှဆိုရင်စိတ်တွေကအဖြစ်ပဲသွားလိုက်အဖြစ်ပဲသွားလိုက်ဖြစ်ပြက်တပေါင်းလေးကိုလိုက်လိုက်နဲ့ခြင်းမှုပြမှုကလည်းကြားလိုက်မြင်လိုက်ဆိုတော့ဒလတဖြစ်နေတော့စိတ်တွေငြိမ်မှမလားမငြိမ်ဘူးတဲ့ပညာဆိုတဲ့အမြင်နောက်လိုက်ရင်စိတ်တွေကအပူနဲ့တိုးမယ်သင်္ခါရကိုကြည့်နေမှဖြစ်ပြက်ကိုကြည့်နေမှဆိုရင်စိတ်တွေကအလုံးချမှုနဲ့တိုးနေလိမ့်မယ်ဒီတော့အဲ့ဒီနှစ်ခုကိုလွတ်လိုက်တာနဲ့တပြိုင်တည်းဘာပါ့့့့့့့လောက်ရှားမှုမရှိတော့တဲ့ပူလောင်မှုမရှိတော့တဲ့ငြိမ်းရေးမှုဖြစ်ပြက်သင်္ခါရတွေငြိမ်းတဲ့ကိလေသာပူတွေအေးတဲ့နိဗ္ဗာန်ဆိုတဲ့အာယုံအတိတ်ကိုတွေ့နေတယ်တဲ့။ကြရီတော့နိဗ္ဗာန်အာယုံဟာလုံမှန်လန်းစင်နဲ့မှသိရမယ့်အရာဖြစ်တော့ဒါတော့ပဲပြောလို့ရတယ်။ခံစားချက်ဒီနိဗ္ဗာန်ကိုအာယုံပြုပြီးပေါ်ရတဲ့အချက်ကတော့မိမိတို့လေ့ကျင့်ရပါလေဦးမယ်တဲ့။လေ့ကျင့်တဲ့အခါမှာစိတ်တတ်တော့မကြပါနဲ့လမ်းတင်သိလို့ချင်းရင်အတိညာဉ်ရှိရင်ရှိသလောက်ချက်ချင်းအေးအောင်ပြင်လို့ရအတိညာဉ်ကဘာညာမထိုးနိုင်ရင်မထိုးနိုင်တော့တော့နည်းနည်းလေးရှည်သွားလိမ့်မယ်ဒါပေမဲ့ဒါစိတ်ပြည့်လို့တော့မရဘူးတဲ့เนาะအခုရေတွင်သူအခုရေကြီးတော့ရပါမလားမရဘူးအခုကာယကဝေတင်အခုဘွယ်ရတယ်လို့ရပါမလားဆိုတော့ဒါလည်းမရဘူးဒါလောကသဘောပါအဲ့လောက်ကြည့်အောင်တော့အဲ့လိုတွေးပြီးတော့မရနိုင်တဲ့အရာမဟုတ်ဘူးရနိုင်တဲ့အရာမမြင်နိုင်တဲ့အရာမဟုတ်ဘူးမြင်နိုင်တဲ့အရာလမ်းစဉ်ကြည့်သွားရင်ရှောက်ပြရမယ်။ရှောက်ပြရတဲ့အခါကျတော့သိလွယ်လာတဲ့အရာလို့လည်းတော့မထင်လိုက်နဲ့။လက်ဘွားလို့မောက်ကြည့်လမ်းကြည့်လို့လို့ရတာမဟုတ်ဘူး။ကိုယ်ကအစွဲတွေကသိကြီးလာတယ်။အစွဲတွေကသူ့ဘဝအများကြီးကြီးနေသေးတယ်။ငါလည်းသူတွေပုဂ္ဂိုလ်တွေတတ္တဝါတွေရိုးရာလေးထုံးနှန်းနေတာဆိုရင်အခုပြောနေတဲ့ဘာသာပြီးပြီးဂိုင်းပြီးပြီးအစွဲတွေအများကြီးကြီးအဲ့ဒီအများကြီးကလာပြီးတော့ဖိတ်ထုတ်အုပ်ဆိုင်ထားတယ်။ဘုရားကအစွဲတွေကိုသွန့်ခိုင်းတယ်။အစွဲတွေသွန့်တော့မှလာရင်မမကန်ကန်ဆိုတဲ့အစွဲစာအမိရင်နဲ့တတ်မှတ်တာ။အဲ့ဒီအစွဲတွေသွန့်တော့မှလာရင်ဟိုဖြစ်ပြတင်္ခါရဆိုတဲ့သဘောတရားဘက်ကိုရောက်။ဖြစ်ပြတင်္ခါရကိုပဲတခါလဲမငြင်းဝဲမချင်းကြည့်လိုက်တော့မှအဲ့ဒါကိုငြင်းဝဲသွားတော့မှလာရင်နိဗ္ဗာန်ဘက်ကိုလှည့်မှာဆိုတော့ကိုကအစွဲတွေမသွန့်နိုင်များတော့ဟုတ်ပဲလှည့်နိုင်မှာမလား။မလှည့်နိုင်ဘူး။ဒါကြောင့်မလို့အစွဲတွေကပထမဦးဆုံးခရအစွဲပဲရလာတယ်အမည်မျိုးမျိုးကသတ်မှတ်ချက်မျိုးမျိုးကနေလာတာဒါလည်းပဲပြီးခဲ့တဲ့အချိန်ကပြောခဲ့ပြီးအချက်ရှိချက်အချက်ဆယ်ချက်ငယ်စဉ်မှသာဘုရားဆင်လာသူငါပြောကျမ်းသဘောနဲ့ဆိုပြီးပြခဲ့ပြီးအစွဲတွေပဲရလာတယ်အဲ့ဒီဆယ်ချက်ကနေလာတယ်ငယ်ငယ်ရတဲ့သူမှတ်ထားတယ်မှတ်ထားတဲ့အတိုင်းစွဲနေတယ်ဘုရားတွေကဒီလိုလုပ်သွားလို့ဆိုတာစွဲနေတာပဲငယ်စဉ်မှသာဘုရားဆင်လာသူငါပြောဟောလူဒီလူကပြောတဲ့အတွက်ကြောင့်လည်းစွဲနေတာရှိသေးတယ်ကျန်းသဘောနဲ့အစာဖတ်ပြီးတော့စွဲနေတဲ့ပုဂ္ဂိုလ်ဟာရှိသေးတယ်။နော်လူတွေလူပြစ်တော့ပါစောင်းတွေဖတ်စွဲအယူဝါဒတွေစွဲဆရာသမားတွေကပြောယဟန်သံဃာတွေကပြောလို့စွဲဆရာသမားကပြောလို့စွဲနေအစွဲတွေကနည်းနည်းနော်နော်မဟုတ်ဘူးဒူးရ။အဲဒီတော့အစွဲကဒူးဒူးလာတော့လက်ခွာလို့ခုမောက်ခုလန်လုံးလို့ရပါမလား။မရဘူးအစွဲကဒူးဒူးလာတယ်။အစွဲဒူးဒူးလာတာဥမာယာကြီးရှိဘွားလို့ဖြစ်တယ်။ရှိဘွားတစ်ချက်တည်းမောက်လာတယ်မောက်လာတဲ့ဒီဘဝလံဘဝလွယ်သလားဆက်သလားဆက်တယ်ဒီဘဝကလံပြီးတော့သွားဘဝမလွယ်ဘူး အဲ့ဒီလိုပဲကိုယ်အစွဲတွေဟာလှန်လိုက်ရင်ပြဿနာတော်ဖြစ်တယ်။ထားပြီးတော့ဆန့်ကျင်ရတယ်။ဒါတိုက်ခိုက်ကြပြောလို့ဖြစ်ရမအောင်ကြိုးစားပြီးတော့သိအောင်လုပ်ပါ။သဘောဝဒီတိုင်းပဲ။အဲ့ဒီမှာသဘောတရားတစ်ချက်ရှိ။အခုဦးဇင်းတို့ပြောတယ်ဘာပဲပြောပြောအဲ့ဒီသဘောတရားဟာအသုံးချနိုင်ရင်အကျိုးရှိတာ။အသုံးမချနိုင်ရင်အကျိုးမရှိဘူး။ဦးဇင်းတို့ပြောရတဲ့သကလုံးတွေဘယ်သကလုံးပဲဖြစ်ဖြစ်အသုံးချနိုင်ရင်အဲ့ဒီပုဂ္ဂိုလ်ကျိုးရှိအဲ့တော့သူတို့ကအသုံးချနိုင်တဲ့ဉာဏ်မရှိရင်အဲ့ဒီသကလုံးကိုပြဿနာဖြစ်တိုက်ခိုက်ကြတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့လောကနိတိညွှန်ကြားတာလောကနိတိကရေးထားတဲ့အချက်လေးတစ်ချက်တူသေတာပုရိသကရေချာနတ်တထကရေချာဤယာဒီကအသုံးမချနိုင်တဲ့ပုဂ္ဂိုလ်ရဲ့အပြစ်ပဲကျမ်းစာသကလုံးကြီးရဲ့အပြစ်မဟုတ်ဘူးတဲ့သောသူတို့ဆုံးဖြတ်ချက်ချတာရှေ့ရနေပြီးတော့ဉာဏ်ရည်သူတော်ကောင်အမှန်တရားတွေဖတ်ပြတဲ့အရာတွေရှိလောကတဘာဝအမှန်တရားကိုထုတ်ပြောတဲ့အရာတွေရှိဘုရားလည်းထုတ်ပြောခဲ့တာပဲအရာကြာပုဂ္ဂိုလ်တွေမှာလည်းအတိုင်းအတာအားလျော်စွာနော်လောကတိကံချက်တွေကိုထုတ်ပြသွားတာရှိအဲ့ဒီလောကတိကံချက်တွေကအပြည့်မရှိပါဘူးတဲ့တရားစကားတွေကဘယ်တရားမှမှဘယ်တရားစကားမှမှအပြည့်မရှိအဲ့ဒီတရားတွေကိုအသုံးမချနိုင်လို့ဒါလည်းဒီတရားတွေကိုအာဒါကောင်းတယ်ကွာမကောင်းဘူးကွာမှန်တယ်ကွာမမှန်ဘူးကွာဆိုပြီးတော့ဒီတရားတွေဘာဖြစ်နေလဲအပြစ်ဖြစ်နေတာတဲ့ဒါကြောင့်မလို့တရားစကားတို့ကျမ်းစာတို့ရဲ့အပြစ်မဟုတ်ဘူးဘယ်သူအပြစ်လဲအသုံးမချနိုင်တဲ့ပုဂ္ဂိုလ်ရဲ့အပြစ်ပဲအဲ့ဒါလို့သဘောပေါက်အသုံးမချနိုင်တဲ့ပုဂ္ဂိုလ်ရဲ့အပြစ်ပဲပြောလိုက်တဲ့စကားဟာအပြစ်မရှိဘူးဘာစကားပဲဖြစ်ဖြစ်အသုံးမချနိုင်မှုဟာအပြစ်အဲ့ဒါနဲ့ပတ်သက်လို့လည်းမြေကြီးမှာပြိဒါလမ်းကြောင်းနောက်ပြန်ပြောပါမယ်သူများပြောတဲ့စကားမာတိဖြစ်စေမန်တိဖြစ်စေအသုံးချတတ်ရင်အဲ့ဒီစကားဟာအကျိုးရှိအသုံးမချတတ်ရင်တော့မှန်တဲ့စကားလည်းပဲဖြစ်သွားတယ်အကျိုးမရှိဘူးတဲ့မာတဲ့စကားလည်းပဲအသုံးချလို့ရတယ်ဘုရားကဟောတာလားဘုရားဟောတာတဲ့အချက်တည်းမှာအများကြီးကုသိုလ်ကိုအသုံးချပြီးတော့မဉဏ်ပုံဉဏ်ရတယ်လို့အကုသိုလ်ကိုအသုံးချပြီးတော့မဉဏ်ပုံဉဏ်ရတာလည်းရှိအသုံးမချနိုင်ခြင်းဟာကျမ်းစာရဲ့အပြစ်သကလုံးရဲ့အပြစ်မဟုတ်ဘူးတဲ့အသုံးမချနိုင်တဲ့ပုဂ္ဂိုလ်ရဲ့အပြစ်တဲ့အဲ့ဒါဒါလောကနိတိကညွန်တာပေါ့ဒါပေမဲ့လောကနိတိကညွန်ပေမဲ့ဒီစကားကတော်တော်လေးကိုသဘောကျနေတာကောင်းတယ်။ဒါမှမဟုတ်ဦးဇင်းတို့ဘာလို့ဘာပဲပြောပြောသူတို့ပြောတဲ့အခြေအနေရရကိုကိုယ်မှသိတဲ့ကိုယ့်ရဲ့အသိဉာဏ်နဲ့ပေါ့အကြောင်းကျိုးအရင်းအမြစ်အဲ့ဒါကိုကြည့်လိုက်တဲ့အခါကျတော့အာဒီအားကအသုံးချလို့ရပါလားဆိုတာသွားတွေ့။ဘာလေးပဲပြောပြောတော့လူများတစ်ချင်းဆိုသွားတယ်ဆိုသွားတဲ့တစ်ချင်းလည်းပဲအသုံးချလို့ရတယ်။တယ်လီဗေးရှင်းကြည့်လို့ရုပ်ပုံပေါ်လည်းပဲဒီပုံလေးအသုံးချလို့ရတယ်။ဘယ်ကြည့်အောင်ရနိုင်မှန်ကြည့်အောင်ရနိုင်တယ်။ရနိုင်လားမရနိုင်ဘူးလား။ရနိုင်တယ်။ခုနကပြောခဲ့တဲ့ရုပ်ရှင်ဇာတ်လမ်းတွေသွားကြည့်ပြီးတော့ရုပ်ရှင်ဇာတ်ကကြီးမဆုံးနေမှာပဲ။မျက်စိရတော့ရုပ်ရှင်ကြည့်နေတယ်မိမိစိတ်ကခုနလိုခန္ဓာကိုယ်မှာအခုပြောခဲ့တဲ့သဘောတရားတွေနဲ့တင်ပြီးတာလက်ကြည့်တခါလေဖြစ်ပြတယ်မြင်မယ်ပုဂ္ဂိုလ်သတ္တဝါတွေကြောက်မယ်နောက်ဆုံးနိဗ္ဗာန်ဆိုတဲ့နိရောဓအငြိမ့်လက်ကြီးကိုပေါ်မယ်အဲ့ဒီဥပမာနဲ့အသုံးချတတ်ရင်ရုပ်ရှင်ကြည့်နေရင်းနဲ့ကိုနိဗ္ဗာန်အာယုံယူနိုင်လားမယူနိုင်လားလို့ယူနိုင်တယ်အဲ့ဒီအခြေအနေမျိုးရဘုရားရဲ့တရားတော်မှာဒေသနာအပြင်ဘုရားကလည်းပြောဦးပါတယ်ချုံပြီးတော့ပြောရတာရှိအတော့ချုံပြီးအသိဉာဏ်အားဖြင့်တော့ချုံလို့ရလားဆိုတော့မရဘူးအခုဒီမှာဦးဇင်းပြောလိုက်တာဒနာကြီးပြောတယ်တယောက်ကနည်းနည်းလေးသိတယ်တယောက်ကတော်တော်များများကြီးသိတယ်တယောက်ကဟိုးနောက်မလာတော့လောက်အောင်သိသွားတယ်အဲ့လိုတွေရှိနိုင်ရှိလို့လည်းရအဲ့ဒါကြောင့်လိုက်ပိတ်ထားလို့ရတာမရဘူးသိသိကြကြမှအမှကအခုပြောလိုက်တဲ့တရားသဘောတွေသကလုံးတွေဒီအပြည့်ရှိသလားတော့မရှိဘူးတဲ့အဲ့ဒီတရားစကားတွေသကလုံးတွေကိုလာမတိုက်ခိုက်နဲ့အသုံးချနိုင်ဖို့ကြိုးစားပါတယ်အသုံးမချနိုင်ရင်တရားစကားအပြစ်လားအသုံးမချနိုင်တဲ့သူရဲ့အပြစ်လားအသုံးမချနိုင်တဲ့သူရဲ့အပြစ်တဲ့ဒါဉာဏ်လို့တဲ့ကိုယ့်ရဲ့ဉာဏ်လေးအဲ့ဒီမှာထည့်ပြီးတရားအခုပြောတဲ့စကားဟာမှားတဲ့ခါလဲပါရင်ပါမယ်မှန်တဲ့ခါလဲပါလောကနေရာချင်းမှားတာတွေလည်းပါရင်ပါသွားလိမ့်မယ်တရားတော်မှာမှန်ပေမဲ့လောကဘောကြတော့မာတာတွေရှိလောကနဲ့ဓမ္မစကားဆန့်ကျင်ဘက်တွေလာတာဟုတ်အခုပြောလိုက်တဲ့စကားကိုမခံကျင်တဲ့စကားတွေလည်းပါခြင်းပါဘုံနဲ့မတည့်တဲ့စကားမဟုတ်ကိုယ်ဆွဲနဲ့မတည့်တဲ့စကားတွေပါခြင်းပါ အဲ့ဒါအသာလေးထည့်ထားပါတဲ့ဒီစကလုံးဟာပြည့်မရှိဘူးဆိုတာကိုစိတ်ထဲမှာမှတ်ထားပြီးတော့ဒီစကလုံးရဲ့အပြည့်မဟုတ်တော့အသုံးမချနိုင်တာဘာကြောင့်လဲဆိုတာကိုပြန်စဉ်းစားကြည့်ရင်အပြည့်မှန်ထွက်လာတယ်အဲ့ဒါကိုပြန်မှန်မထွက်အပြည့်မှန်မထွက်တာဘာကြောင့်လဲဆိုတော့စကလုံးကိုပဲလိုက်ပြီးတော့တိုက်ခိုက်နေကြတာဒါကခုနကပြောတဲ့ဟိုယူကြောင့်မူကြောင့်ပြောတဲ့စကားတွေလည်းလိုက်တိုက်ခိုက်နေသုံးပါလားဆိုတော့မသုံးဘူးယတနာအရင်းမြစ်အပြည့်မှန်လည်းမထွက်ဘူးတကယ်တော့သူပြောရတဲ့စကားဟာလက်ခံလို့လည်းရတယ်လက်မခံလို့လည်းရတယ်ကိုယ်နဲ့ဆိုင်ကြလားဆိုတော့ဆိုင်နေတော့လုံးလုံးမဆိုင်ဘူးဘယ်လိုလက်ခံလို့ရလဲဆိုတော့ဒီတရားတွေဒီဘုရားရဲ့တရားလို့ဘယ်လိုပြောရလဲဆိုတော့သူပြောတာဟုတ်လားမဟုတ်လားဘယ်သူမှသုံးဖြတ်ချက်ချလို့ရကြလားဆိုတော့မရဘူးဘုရားပြိဋိဘံဇံခဲ့တာနှစ်ပေါင်း2500ကျော်ခဲ့ပြီဘယ်သူမှမမိလိုက်လဲဘယ်သူမှမမိလိုက်မမိလိုက်တဲ့အတွက်သူပြောတာလုံးမလားဆိုတော့လည်းမလုံးဒါနဲ့ဒီလိုပြောသင့်လားဆိုတော့လေသူမသိလို့ပြောတာပြောလဲမပြောသင့်ဟုတ်တိုင်းမှန်တိုင်းပြောလို့ရလားဆိုတော့လေမရဘူးသူပြောတဲ့စကားမှားလားဆိုတော့မှန်တယ်တော့မမှားဘူးကိုကကို့ဆွဲနဲ့ဒီဟာတော့တို့ထိခိုက်နိုင်တယ်ကွာတို့ဘုံကြီးတော့ကထိခိုက်နိုင်တယ်ကွာဒါနဲ့ပဲဟောပြောပြီးတော့တန်ခါတို့ရှင်လူမြတ်တွေကဒါဒီလိုပဲဘုရားဟောတရားတော်တွေနဲ့ဒကာဒကာမတွေကလူနေတန်းတွေရတာဒီတရားကိုဘုရားဟောဟုတ်တယ်လို့ဘယ်သူမှခံနိုင်လဲလို့ပြောတဲ့စကားအန္တရာယ်ကြီးသလားမကြီးဘူးလားဒီတယ်ဟိုမှာတိထောက်ထားတဲ့တိထောက်ထားတဲ့ဒီခုယဟန်လောကကြီးတွေ့အန္တရာယ်ဓာတ်ရှိအန္တရာယ်ဓာတ်ရှိတော့နာတာပေါ့အမှန်တကယ်အရင်စကားမှန်လားဆိုတော့မှန်တယ်လို့တတိယပြောလို့ရတယ်လို့မှားလားဆိုတော့လည်းမှားတော့မှာပေါ့မေးလားမေးတိုင်းလားမမေးတိုင်းလားဆိုတော့မေးလို့ရတာပေါ့ဒါပေမဲ့ဖြည့်ရှင်းချက်တော့ရှိရဖြည့်ရှင်းချက်ဆိုတာကဟောဒါဟုတ်တာပဲဘုရားဘူးမှမရမှာမဟုတ်ပဲသို့တော်လည်းပဲမမီတိုင်းမယုံအောင်ဆိုရင်ဒါကြတော့လက်ခံလို့ရလားမရဘူးမျက်စိနဲ့မမြင်ရလို့မယုံပါဘူးကွာဆိုတော့ငတုံးဖြစ်ကိုရောက်သွားလိမ့်လေတော့ပါတော့မျက်စိနဲ့မြင်ရလားဆိုတော့မမြင်ရလေတကယ်ရှိသလားမရှိဘူးရှိတယ်အဲ့ဒီသဘောတရားပဲမျက်စိနဲ့မြင်ရတဲ့အရာမြင်ုံမြင်ရမျက်စိနဲ့မြင်ရတဲ့အရာနားနဲ့နားထောင်လို့တော့ရရလားမရဘူးအဲ့တော့မျက်စိနဲ့မမြင်ရလို့ကွာလေမရှိပါဘူးလို့သွားလုံးလို့ရလားဆိုတော့မရဘူးအခုဒီတိုင်းပဲခုနဘုရားဟောဘုရားဟောတာကိုမမိတိုက်လို့ဒါဘုရားဟောလို့ဘယ်လိုပြောနိုင်မလဲလို့ဒီလိုတော့လည်းပဲပြောလို့တော့မရပါဘူးတဲ့ဒါဒီလိုပြောခြင်းဟာလည်းပဲသူအသိဉာဏ်သူမပြည့်စုံလို့သူပြောသွားတာအဲ့ဒါနဲ့ပတ်သက်ပြီးတော့ဟိုတုန်းကလည်းပြဿနာတွေခဏခဏဖြစ်တယ်အယူလွဲဝါးကြတာပေါ့ပညာတွေမတော်တော့ကြအတွေးခေါ်တွေဟိုတွေးဒီတွေးနဲ့အဲ့ဒါလိုတွေးခေါ်ပြီးတော့အယူလွဲဝါးတာတွေအများကြီးရှိတယ်ဘာဖြစ်လို့ယူလွဲတယ်လဲဆိုတော့အခုလိုဖြစ်ရမှန်းတွေကိုသူတို့မသိဘူး။ဘုရားရဲ့ဆိုလိုရင်းကိုသူတို့အသုံးမချနိုင်။အသုံးမချနိုင်တဲ့အတွက်ကြောင့်မလို့ဘုရားကိုသမိုင်းကြောင်းနဲ့ပတ်သက်ပြီးတော့ဝေဖန်ရတဲ့ပုဂ္ဂိုလ်တွေအများကြီးရှိတယ်။ဘုရားသုဒ္ဓတနာမိကြီးရဲ့သားဆိုတာလည်းဟုတ်တယ်။တချို့ကအာသုဒ္ဓတနာမိကြီးသားမဟုတ်ဘူး၊ဘုသူသားသစ္စာကြီးရဲ့သားဆိုပြီးတော့ရေးကြတာလေ။ဘုရားနဲ့မတည့်တဲ့ဘက်ကတော့ဘုရားအမိုင်းရောင်းနဲ့ဆန့်ကျင်တာတွေရေးတာပေါ့တဲ့တဲ့ဘက်ကတော့အကောင်းကြီးရေးတယ်ဒါဒီတိုင်းပဲရှိတာပဲတဲ့လောကမှာအဲ့တော့ဘယ်သူမှမလဲလို့မေးရင်ဆုံးဖြတ်ချက်ချလို့ရတာမရဘူးဘုရားသုဒ္ဓနာမိရဲ့သားဆိုတာမှန်ကလားဆိုတော့မှန်တယ်လည်းပြောလို့မရဘူးမှားကလားဆိုတော့မှားတယ်လည်းပြောလို့ရတာမရဘူးသစ္စာကြီးရဲ့သားဆိုတော့မှန်တယ်လို့ပြောလို့ရတာဆိုတော့ဒါလည်းပြောလို့မှားလားလို့ပြောလို့ရတယ်ကိုမမသိမမြင်လိုက်ရပဲမှားတယ်လို့ပြောလို့မရဘူးအဲ့ဒါနဲ့ပတ်သက်ပြီးတော့ပြဒနာလာတော့ဦးဇင်းတို့ရှင်းပြပါလေ။ဒါတိချာမှတ်တာပေါ့။ဘုရားဟာသုတော်နာမိသာဟောမောဘာပြဒနာမှမရှိဘူး။သစ္စာကြီးသာဟောမောကိုလည်းမဆိုင်ဘူး။သူကသူပါလိမ့်မယ်။ဒါပေမဲ့သူဟောတဲ့တရားဟုတ်လားမဟုတ်ဘူးလားဆိုတာကိုအခုနေဆုံးဖြတ်ချက်ချလို့ရတယ်။ဟောသူတရားတွေတိချာလေ့လာပြီးတော့ကိုယ်မှာလောဘဖြစ်လာရင်လောဘငြိမ်းလားမငြိမ်းဘူးလားသိင်ကြည့်လို့ရသလားမရဘူး။ရတယ်။ဒေါသဖြစ်လာရင်ဒီဒေါသငြိမ်းကြီးတွေသူကပြထားတယ်။အဲ့ဒီမိလေးနဲ့လုံးကြည့်လိုက်လို့ဒေါသငြိမ်းနဲ့မငြိမ်းဘူးဆိုတာသိနိုင်လားမသိနိုင်ဘူးသုံးဖြတ်ချက်ချလို့မရတဲ့ဟာတွေနဲ့အချိန်ကုန်နေစရာအကြောင်းရှိဘူးသူဟောတဲ့တရားဟုတ်တာမဟုတ်တာကိုယ်ကိုယ်တိုင်းနေချင်းကြည့်ပြီးတော့သုံးဖြတ်ချက်ချလို့ရတယ်တဲ့အဲ့ဒါကြတော့ရတာလားမရဘူးလူတွေကသုံးဖြတ်ချက်ချလို့မရတဲ့အရာတွေနဲ့အချိန်ကုန်ပြီးတော့ပြဿနာတွေဖြစ်ပြီးဒုက္ခရောက်နေကြတယ်သုံးဖြတ်ချက်ချလို့ရတဲ့ကိုယ်ဒီညာနဲ့ထောက်ဆုံးပြီးတော့သိနိုင်တဲ့အရာတွေအတွက်ကြတော့တစ်ချက်မှမပြုတ်လို့ကြတာ။ဒါဆိုရင်သဘောပေါက်ပြီဟုတ်လား။အဲတော့ကိုယ်လည်းပဲဘယ်သူပါပြောပြောသုံးချက်ချက်ချလို့မရတဲ့အရာဆိုရင် စဉ်းစားရအောင်ရှိလားမရှိဘူးဒါဦးဇင်းတို့ငโกတဲ့ဝါဒီတိုင်းခံရတာလာပြောတယ်ပြောအေးဟုတ်တယ်လည်းမပြောမဟုတ်ဘူးလည်းမပြောဒီတိုင်းနေလိုက်တာခံလည်းမမြင်ဘူးဘုရားမန္တရားဆိုတဲ့သဘောတရားတွေမှာလာပြောနေတော့အာဒါမဟုတ်ဘူးဟုတ်တယ်ဆိုတာအတိအချင်းအရှင်းအားဖြင့်ပြန်ပြီးတော့ပြောလို့ရတဲ့အခြေအနေတွေရှိတယ်တချို့ဒါတွေရှင်းပြီးတော့လာပြောကြတယ်ပြောဒါတွေ့တယ်ဗျာအာဒါမဟုတ်ဘူးဒါမဟုတ်ဘူးဘာဖြစ်လို့မဟုတ်လဲလောဘငြိမ်းလာမငြိမ်းဒေါသငြိမ်းလာမငြိမ်းမငြိမ်းရင်မဟုတ်ဘူးနိဗ္ဗာန်ငြိမ်းဖို့ငြိမ်းရမယ်အဲ့ဒီအချိန်ကမှငြိမ်းမှုရှိရမယ်အပူဓာတ်တွေအေးရမယ်လောကမှုတွေငြိမ်းရလွတ်မြောက်နေရမယ်လူကြည့်ပြီးတော့လူချင်းချင်းလူချင်းတွေ့ပြီးတော့နေရာပဲသူနေပေမဲ့လွတ်နေရအရောက်ကြရနဲ့တရားပဲနေပေမဲ့အဲ့ဒီလူတွေနဲ့အကုန်လွတ်နေရမယ်သူတို့ကကိုယ်ပကုံမဲ့တိုက်သွားတိုက်သွားခေါင်းနဲ့ပုတ်သွားပုတ်သွားလွတ်နေရမယ်ရောမဖြစ်အောင်ဒေါသမဖြစ်အောင်ဒီမကန်နိုင်လောက်တဲ့အတိုင်းဒါပေါ့ကိုယ်အသက်အန္တရာယ်ကြီးလောက်တဲ့အတိုင်းဒါမျိုးဆိုရင်တော့ကိုယ်လုံးပြာခိုင်နေရရှိတယ်ရှောင်ပါပြန်လဲတုံ့ပြန်မှာတော့ဘာလို့ဒီလိုတော့မဟုတ်ဘူးပေါ့ဘုရားရဲ့လမ်းစဉ်မှာတုံ့ပြန်မှုသဘောတော့မရှိဒါပေမဲ့ဟန်ဆောင်ပန်ဆောင်နေနဲ့ပြန်ထောက်ရတယ်မရှိဘာဖြစ်လို့လဲဆိုတော့ကိုယ်ကိုလွတ်အောင်ပရိယေသုံးပြီးတော့အဲ့ဒါမျိုးလောက်ရတာတွေတော့ရှိဒါသဘောတရားပြောတာပါခုနပြောတဲ့အတိုင်းပေါ့အများနဲ့နေပြီးတော့လောဘတဏ္ဍာမဖြစ်ဘူးလွတ်နေမယ်ဆိုရင်အဲ့ဒါမှန်မလားမမှန်ဘူးလားမှန်တယ်တက်တာနေတယ်တကယ်လို့တက်တာနေမှာတဲ့ခရီးဒီလမ်းစဉ်ပဲဆပြသွားတာဒီလိုပဲဖြစ်ပါစေဖြစ်နိုင်ရပါစေဆိုပြီးတော့အာလုံးကြံနာတွေငြိမ်းရေးပါစေခရီးလမ်းနေရငြိမ်းရခြင်းငြိမ်းရခြင်းလမ်းစဉ်အဆုံးသတ်ပါနောက်ဆုံးလွတ်မြောက်ခြင်းလမ်းစဉ်နောက်ဆုံးမှသူကဘာကိုပြတာလဲနိရောဓသစ္စာကိုပြတာနိရောဓသစ္စာကိုပြထားတဲ့အတွက်ဘာကိုရနိုင်ချင်တာလဲနိဗ္ဗာန်ကိုရနိုင်ချင်တာဒါသကလုံးညပြောတာသဘောတရားပိုင်းဆိုင်ရာရပြောရင်ငြိမ်းချမ်းမှုကိုရနိုင်ချင်တာလွတ်မြောက်မှုကိုရနိုင်ချင်တာဒါပဲအများထဲမှာနေပြီးလောဘဒေါသမဖြစ်အဲ့ဒီပုဂ္ဂိုလ်လွတ်နေတာလားအဲ့ဒီပုဂ္ဂိုလ်ငြိမ်းချမ်းနေတာပဲတဲ့အေးအဲ့ဒီခါကျတော့အဲ့ဒီလိုတရားဓမ္မမျိုးကျတော့မှန်မှန်ဆုံးဖြတ်ချက်ထားမယ်တဲ့သူကပြရတာကမျက်စိနားနှာခေါင်းချကိုယ်စိတ်ဖြင့်ဒါကိုသိအောင်ပြုလုပ်ရမယ်လမ်းကြောင်းဆိုတော့ကိုယ်စီမှာအခုလက်ရှိရနေတဲ့အရာတွေမျက်စိနားနှာခေါင်းချကိုယ်စိတ်ရှိသလားမရှိဘူးလားဒီရှိနေတဲ့အရာနဲ့သိအောင်လုပ်လို့ရတဲ့အရာမျိုးကြတော့ဟုတ်တယ်မဟုတ်ဘူးသုံးသက်ချက်ချလို့ရနိုင်လားမရနိုင်လားရနိုင်တယ်ဩကွယ်လို့နှိမ့်ကရောက်ခဲ့နေပြီဖြစ်တော့ပြိဋိဘံဆံခဲ့နေပြီဖြစ်တော့လွန်ခဲ့တော့နှစ်ပေါင်း1500ကိစ္စကြတော့သုံးသက်ချက်ချလို့ရရလားမရဘူးဘုရားကပြစ္ဆုတ်ပံတဲ့တဲ့ဘုရားဓမ္မတွေကိုလေ့လာတဲ့အခါမှာပြစ္ဆုတ်ပံကိုအဓိကဥတည်ထားတာအဋ္ဌိနာကသရာထောက်မှတ်မြပဲရှိတယ်အဋ္ဌိနာကကိုပယ်ရတော့မဟုတ်အဋ္ဌိနာကရှိတယ်သို့တော်လည်းပဲတရားဓမ္မသိမြင်ဖို့အတွက်ပြစ္ဆုတ်ပံတဲ့တယ်ပဲပြထားတာပြစ္ဆုတ်ပံတဲ့တယ်မှာလာပြီးအဋ္ဌိကအကြောင်းနေနဲ့ညင်းနေလို့ရလားမရဘူးပြောစကားစကလုံးနေနဲ့ဘာမှပြဿနာရှာလို့မရဘူးတဲ့ဒါဒီတော့ဒါလည်းဘုဒ္ဓတာပြမှတ်ပေါ့နော်ဘုနိဗ္ဗာန်ဆိုတဲ့သဘောတရားမှာအနောက်ချက်တရားသိများတာအတုယောင်ရလဲအများကြီးအတုယောင်မှာမှနိဗ္ဗာန်အတုဘယ်နှမျိုးပြောတာလဲ၄မျိုးနိဗ္ဗာန်အစ်စ်ကိုရောက်ဖို့အတွက်အဲ့ဒီအတု၄မျိုးဒါပေမဲ့အတုမှာလည်းပဲသူ့ဆိုင်ရာဆိုင်ရာသွားရတတ်ရှိသလားမရှိသလားရှိတယ်ငြင်းငြင်းမှုလက်ငင်းရတာပဲတဲ့လက်ငင်းရတယ်ဒါနတိလာပြုလုပ်တဲ့ပုဂ္ဂိုလ်လည်းလက်ငင်းချမ်းသာတာပဲတဲ့ငြင်းချမ်းသာပဲလောဘဒေါသငြင်းတာပဲသမထသမားလည်းပဲလက်ငင်းလောဘဒေါသငြိမ်းတာပဲတဲ့ဝိပဿနာသမားလည်းသူကငြိမ်းနေတာပဲမဉ္ဇဉ်ရတဲ့ပုဂ္ဂိုလ်လည်းပြိတိသာတွေငြိမ်းနေတာပဲဘောဝင်သားတဲ့ပုဂ္ဂိုလ်လည်းငြိမ်းနေကြတာပဲဒါပေမဲ့သူတို့ဒီကတော့အမြဲတမ်းမလာသေးသောကြောင့်ငြိမ်းရမှုလွတ်မြောက်မှုအမြဲတမ်းမဖြစ်သေးသောကြောင့်အတုဆိုတဲ့သဘောတော့ပဲရှိသေးတယ်တဲ့အစ်စ်ကတော့အနုပါတိဒေသနိဗ္ဗာန်ဘဝခန္ဓာဇတိထုတ်ရင်းပြီးနောက်တစ်ပတ်ဘယ်တော့မှမဖြစ်ပေါ်တော့မှယုံ nant ဓမ္မတွေမဖြစ်ပေါ်တော့မှယုံ nant ဓမ္မတွေဖြစ်ပေါ်ခြင်းနဲ့စိတ်မရှိတော့မှအဲ့ဒီတော့မှအစ်စ်လာမှာတဲ့အဲ့ဒီတော့တရားတွေသိဖို့အတွက်ဘုဒ္ဓကကျေကျေပြတ်ပြတ်လို့ပါတယ်အဲ့ဒီဘုဒ္ဓကဒီပင်နေရင်ပရိယတ်တိပဲတဲ့သင်ကြားခြင်းပဲသင်ကြားမှုပြည့်စုံရင်လင်းခြင်းမှုပိုင်းအားကောင်းလားမကောင်းလားဟုတ်တယ်သင်ကြားတာကပြည့်စုံရင်လင်းခြင်းမှုပိုင်းမှာသံတရားရှင်းတယ်ဘာပြဒနာမှမလာနိုင်ဘူးသင်ကြားမှုပြည့်စုံပါလို့လက်ရှိမှုပိုင်းအားကောင်းရင်လွတ်မြောက်မှုပိုင်းဟာလည်းပဲအမြန်ကြီးနဲ့ရလာနိုင်မယ်။ဒါဒီတော့ဒါဏိရောဓသစ္စာနိဗ္ဗာန်။ဏိရောဓသစ္စာနိဗ္ဗာန်နဲ့ပတ်သက်လို့ဒါဒီနေ့အချိန်တော့ကုန်သွားပြီ။မေတ္တာသစ္စာပြောမလို့ထည့်ထားတာမမီတော့ဒါနတ်ဘဏ်ကြမှာပဲရောက်မှာ။ဒီတော့ဏိရောဓသစ္စာကို ထုတ်ကြည့်မယ်ဆိုရင်မမြင်နိုင်တဲ့အရာဟုတ်ရလားတော့မဟုတ်ဘူးမြင်အောင်မကြည့်ကြသေးလို့သာမမြင်တာတစ်ချက်ပြီးတော့ပြီးသွားပြီမြင်အောင်မကြည့်ကြသေးလို့သာမမြင်တာတစ်ချက်ဘယ်နှချက်ကြောင့်မမြင်တာလဲနှစ်ချက်ကြောင့်မမြင်တာတဲ့ဒါပဲမသိသေးလို့မမြင်တာတော့ပရိယတ်တိဘိုင်းမရှိသေးလို့သင်ကြားမှုဘိုင်းမရှိသေးတဲ့အတွက်ဘယ်နည်းနဲ့မှမသိဘူးသင်ကြားမှုဘိုင်းမရှိဘဲနဲ့တော့သူကဒီဘယ်လိုသိနိုင်တဲ့ပုံစံတော့ရှိတယ်ပြည့်စုံကဗုဒ္ဓလားဒီစကားဘုရားကဉာဏ်လွန်ထက်တဲ့ပုဂ္ဂိုလ်တွေနော်စဉ်းစားဝေဖန်ပိုင်းခြားတတ်တယ်ပုံသူကူးပြီးတော့သိတတ်တဲ့ပုဂ္ဂိုလ်တွေအခုနောက်တစ်ခုနိုင်ရှင်တတ်တဲ့ပုဂ္ဂိုလ်များအဲ့ဒါဒီစကားဘုရားတွေဒီစကားဘုရားတွေကနိုင်ရှင်ရဲ့သိကောင်းလောကကြီးနေတဲ့သိရသိကြတာရှိပြီးဖြတ်ခနဲ့လို့အာယုံနာဓမ္မတွေတဖြည်းဖြည်းရောဒီရွက်ဝါလေးတွေလို့ជួយကြတယ်လို့သိရလေးတွေជួយကြတယ်လို့ဒီလိုပဲပြက်ပြီးတော့ဆုံးသတ်သွားမှာပါလားအဲ့ဒါနိုင်ရှင်ပြီးတော့သူတို့တရားဓမ္မသိရင်လည်းပြည့်စုံဘုရားရှိတယ်ဘုရားရဲ့တရားတော်တွေထဲမှာဘုရားကသူတရားနာပြီးတော့မှဘုရားဖြစ်တယ်ယဟန္တာဖြစ်တယ်ယဟန္တာဖြစ်တယ်ဆိုတဲ့သဘောပိတ်ပြီးတော့အသေးချမှတ်ထားတာမရှိဘူးသူသဘောနဲ့သူလည်းပဲဘုရားဖြစ်နိုင်လားမဖြစ်နိုင်လားဖြစ်နိုင်တယ်အဲ့ဒါလည်းသဘောပေါအောင်မဟုတ်ဘူးသူသဘောနဲ့သူလည်းပဲဘုရားဖြစ်နိုင်တယ်သူတရားတွေနာပြီးတော့လည်းပဲယဟန္တာနိဗ္ဗာန်ကိုမြင်နိုင်တယ်တဲ့သူသဘောနဲ့သူလည်းပဲပြည့်စုံကဘုရားဆိုပြီးတော့နိုင်ရှင်စဉ်းစားတတ်တဲ့အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်များသူ့ဘာသာသူဘုရားဖြစ်သွားနိုင်တယ်တဲ့အဲ့လိုဘုရားမျိုးဘာလို့ခေါ်လဲပြည့်စုံကဘုရားသူတစ်ပါးဆိုတော့ရှင်ရှင်ပြန်ပြန်ပြန်မပြောတတ်ဘူးမပြောတတ်ဘူးဆိုတာသူတို့ကဉာဏ်နဲ့သိတာသူတို့ဉာဏ်နဲ့သူတို့သိတာဆိုတော့ဟုတ်ပြောအခုလိုသင်ကြားထားတဲ့ပုဂ္ဂိုလ်ကြတော့သူများကိုပြန်ပြောလို့ရသင်ထားတဲ့အတိုင်းပြန်ပြောတာဟုတ်သင်ထားတဲ့ပုဂ္ဂိုလ်ကြတော့ဒီတရားကိုအဆုံးထိသိကြတာအောင်သိတာမသိတာသာထားအောင်သူများကိုပြန်ပြောနိုင်လားမပြောနိုင်လားပြောနိုင်ကိုဉာဏ်နဲ့ကိုသိတဲ့ပုဂ္ဂိုလ်ကြတော့သူ့လိုဉာဏ်မျိုးရှိတဲ့လူတော့သူပြောလို့ရခြင်းရမှာပေါ့သူ့လိုဉာဏ်မျိုးရှိဖို့ဆိုတာအောင်လွယ်ပါမလားမလွယ်ဘူးဒါကြောင့်မလို့ပြည့်စုံဘုရားတရားမဟောနိုင်ရဘာဖြစ်လဲလဲသူနဲ့ဉာဏ်ရည်သူကဖြာလို့ကတော်တော်ခဲရင်တာဉာဏ်ရည်သူကမားကြတယ်လို့သူတရားတရားနာပါတော့မလားမနာတော့ဘူးသူကသူဉာဏ်နဲ့သူဘုရားဖြစ်သွားမှာပဲတဲ့ခဲရရောအဲ့ဒီလိုပုဂ္ဂိုလ်မျိုးတွေလောကကြီးမှာလည်းထွက်လာပါတယ်လောကကြီးမှာထွက်လာတော့လောကအကျိုးပြုနေတဲ့အခုဒီလျှက်စမီကြီးမြင်တဲ့ပုဂ္ဂိုလ်တွေလို့ဟောအနုဘဝဝင်တဲ့ကောင်းတယ်လို့အဲ့ဒါတွေကတော်တော်ဉာဏ်ကောင်းတဲ့ပုဂ္ဂိုလ်တွေပဲနောက်သစ္စာလေးကြွေကြတဲ့တစ်ခိုင်နဲ့ကဘာနေကြီးရဲ့ဆွဲငင်ဟာသိသွားတဲ့ပုဂ္ဂိုလ်တွေရှိတယ်မလားသူတို့သင်ပြသွားတဲ့အရာတွေဟာအခုချိန်ကြီးလက်ခံတဲ့အခါအတိုင်းအတာရတရားရခိုင်လုံးမပြည့်တော့80ရခိုင်လုံးတော့မှန်လားမမှန်လားမှန်နေရတယ်မှန်လို့လည်းသူတို့ဟာလေးကိုအသုံးပြုပြီးဒီမှာတက်တက်တာတာနေနိုင်တာအဲဒီတော့အဲ့လိုဉာဏ်ကောင်းတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်တဲ့ဒီလောကလုံးမှာဒီတော့မိမိတို့စဉ်းစားပေါ့ဘုရားအယူဆွဲတွေသိကျင်းတာတို့ဗုဒ္ဓဘာသာမှာဗုဒ္ဓဘာသာပဲလို့ဆွဲထားတယ်ဘောဘကကလားတွေတရုပ်တွေတိုင်းကြီးမှာပြည့်စုံကဗုဒ္ဓဖြစ်နိုင်တဲ့ပုဂ္ဂိုလ်တွေရှိသလားမရှိဘူးဖျားဟောတရားရလက်ခံလို့ရသူတို့သွားတင်နေလို့မရဘူးသူတို့ဖြစ်ပိုင်ဝင်ရှိသလားမရှိဘူးလားရှိတယ်ဖြစ်ပိုင်ဝင်ရှိတယ်တဲ့အဲဒါကတို့ကတော့ဘုရားဘာသာတို့မှဒီတရားတွေသိတော့တယ်သူတို့သွားမထင်လိုက်နဲ့တဲ့ညာတော်ကအဲ့ဒါလိုတွေးပြီးတော့ကိုယ့်ကိုယ်ကိုယ်ကမြောက်ကြမြောက်ကြဖြစ်နေတာညားတယ်သူတို့ကတော့ဗာမိစ္ဆာဒိဋ္ဌိတွေပါအလကားလို့ထင်တတ်ကြတယ်သွားမထင်နဲ့တဲ့ရှိပါတယ်အဲ့ဒီပုဂ္ဂိုလ်ဒီတော့အဲ့ဒီလိုပုဂ္ဂိုလ်တွေကကိုယ်နဲ့ဆိုင်ရလားဆိုတော့ဆိုင်ရတော့မဆိုင်ဘူးကိုယ်နဲ့ဆိုင်ရတော့အခုဖျားရတဲ့အမှန်တရားတရားဓမ္မတွေဘလို့အသုံးချမလဲအသုံးချခြင်းဖြင့်ငြိမ်းချမ်းမှုလွတ်မြောက်မှုသက်သာမှုဘလို့ရနိုင်တယ်လဲဒါပဲရည်ကြီးဘုရားကလည်းဒီလိုရကြခြင်းလို့သူကပမန်းခံမိတရားတွေဟောသွားတာတဲ့သူရဲ့ဆိုလို့ရင်ကဒါပဲဒါနောက်မဂ္ဂတစ္စာပိုင်းကျရင်တော့ပုံပြီးရှင်းပါလိမ့်မယ်မဂ္ဂတစ္စာပိုင်းရဲ့နောက်ပိုင်းမှာဉာဏ်သုံးသင့်လည်းရှိပါသေးတယ်သစ္စာဉာဏ်သိရမယ့်ပိုင်းကတ္တဉာဏ်ပြီးလို့ရမယ့်ပိုင်းကိစ္စဉာဏ်ပြီးလို့ရမယ့်ပိုင်းကတ္တဉာဏ်ပြုပြီးသွားတဲ့အပိုင်းအဲ့ဒါတွေကြရင်ပို့ပြီးတော့ရှင်းလေုံမယ်တဲ့အဲ့တော့ဒါကြိုးစားပြီးနားထောင်ကြည့်ပေါ့နားထောင်ပြီးတော့ဒီစကားကိုအသုံးချနိုင်ဖို့အရေးကြီးတယ်အသုံးချနိုင်ရင်စကားဟာအကျိုးရှိပါမလားမရှိအသုံးချနိုင်ဖို့အရေးကြီးမြတ်စွာဘုရားဟောခဲ့တဲ့တရားတွေလည်းဒီတိုင်းပဲအသုံးချနိုင်ဖို့ပဲအရေးကြီးအသုံးချနိုင်တော့ဟောခဲ့တဲ့ဘုရားလည်းပဲအကျိုးမရှိဟုတ်ကဲ့တဲ့ဗျာလည်းပဲအကျိုးမရှိဘူးကွာအသုံးချနိုင်တဲ့သူတွေတော့အကျိုးရှိတာပေါ့အသုံးမချနိုင်တဲ့သူတွေကတော့သုတာဒနာမတည်ဘူးသူတွေအကျိုးမရှိဘူးပဲဒီလိုပဲပြောရအောင်အသုံးချနိုင်တဲ့ပုဂ္ဂိုလ်ကတော့မူရင်းအားဖြင့်အဲ့ဒီပုဂ္ဂိုလ်မှာပထမဆုံးအကျိုးမရှိတာ ငါတို့ဖတ်ရှင်းကြည့်လိုက်တော့ဘုရားဟောခဲ့တဲ့တရားသိပြီးတော့သုံးချနိုင်ရင်ဘုရားအတွက်လည်းပဲသူပင်မန်းခဲ့ရတဲ့အတိုင်းပဲသူ့အတွက်အကျိုးရှိလာဆိုတော့မရှိဘူးအဲ့လိုဖြစ်တယ်။တရားစကားတွေဟာနေချာသဘောပေါက်အောင်လားစဉ်းစားပါ။လောကမှာဖြစ်ပေါ်နေတဲ့အရာတွေလည်းဒီတိုင်းပဲသဘောပေါက်အောင်စဉ်းစားတယ်။သူတို့မှာအကြောင်းအကျိုးဖန်ဆင်းလုံလုံရှိမားတဲ့အကြောင်းမှန်တဲ့အကြောင်းမားတာမှန်တာတော့မားတယ်မှန်တယ်ဆိုတာတော့တခုခုတော့ဖြစ်ပေါ်နေလေအဲ့ဒီအကျိုးအကြောင်းကိုခိုင်လုံအောင်ပဲမိမိတို့ကသိမြင်နိုင်ဖို့အရေးကြီးတယ်။အခုပြောလိုက်တဲ့အကျိုးတရားပေါ်မှာဒီပဲလိုက်ကြည့်ပြီးတော့ထုံးချရင်တော့ဒါမှန်မှန်အကြောင်းတွေကိုလိုက်ကြည့်ပြီးတော့ဘာကြောင့်ဖြစ်ပေါ်လာသလဲဒီစကားသံဟာဘာကြောင့်ဖြစ်ပေါ်လာသလဲလောဘကြောင့်ဖြစ်လာတဲ့သံလားဒေါသကြောင့်ဖြစ်လာတဲ့သံလားငတုံးကြောင့်ဖြစ်လာတဲ့တုံးတို့အသိဉာဏ်တုံးတဲ့အတွက်ကြောင့်ဖြစ်လာတဲ့သံလားဆိုတာကိုကထုံးချချက်ချနိုင်ရဲ့အဲ့ဒီလိုထုံးချချက်ချနိုင်ဖို့အတွက်အခုပထမဦးဆုံးဘုဒ္ဓတရားပြည့်ပြည့်ပြည့်ပြည့်ပိုင်းရှိရဘုဒ္ဓတရားပြည့်ပြည့်ပြည့်ရှိပြီးတဲ့နောက်မှာလေ့ကျင့်မှုအပိုင်းအချင်းခိုင်မာအောင်ပြည့်ပြည့်ပိုင်းနဲ့ရှိရအဲ့ဒီနှစ်ပိုင်းဟာပြည့်စုံမလေတဲ့ခုနကပြောခဲ့တဲ့အရာတွေအားလုံးကိုသိမြင်သွားလိမ့်မယ်အဲဤကဟုတ်ဒီဤကမဟုတ်ဒီဒါသဘောပေါက်သွားလိမ့်မယ်ဟုတ်တာပဲဖြစ်ဖြစ်မဟုတ်တာပဲဖြစ်ဖြစ်ငင်းပေါက်နေတရားမလို့ဘူးဆိုတာလည်းပဲသဘောပေါက်သွားလိမ့်မယ်ပြီးမြင်လာလို့ရှိရင်တော့ဖြည့်ရှင်းပြရမယ်ဆိုတဲ့အချက်လည်းပဲသဘောပေါက်ပါလေ။မဟုတ်ရင်တော့တို့အထိမခံနိုင်ဘူးကွာဆိုပြီးထားချင်းပြဿနာတွေကြီးကျယ်တဲ့သူလည်းပဲသူ့အတိုင်းသာအားလျော်စွာသူ့ပြိဿနဲ့သူ့ရှိသလားမရှိဘူးလား။ရှိတယ်။ပြန်ရှင်းတဲ့ပုံပေါ်မှာလည်းပဲသူ့ရဲ့နောက်ခံသူ့ပြိဿသူ့အခြေအနေသူ့ပညာရအားလျော်စွာရှိတယ်။အဲဒီတော့ဒါတွေဖိတ်တိုက်ကြိုးပြီးဆိုပြဿနာငြိမ်းပါမလား။မငြိမ်းဘူး။အခုမဟုတ်ကြတော့ဘုရားကြီးရဲ့တရားတော်တွေကိုလောကမင်းဆရာတော်ကနေပြီးတော့ဆွဲချက်တင်ပြီးတော့ပြဿနာဖြာဖြာတော့ဟုတ်တာဟုတ်ဟုတ်လားမဟုတ်လားသုံးချက်ချက်ချတဲ့အခါမှာလည်းပဲသုံးချက်ချက်ချတဲ့ဘက်ကဒါရီကတော့သကလုံးအပြင်သုံးလုံးသာလွန်နေဒါရီဆွဲပေးပါဒါရီကတော့မှန်တဲ့အတွက်ဒီတိုင်းပဲထားပါအဲ့ဒါလိုသုံးချက်ချက်ချဒီတော့ဦးဇင်းတို့အမြင်ဟာခုနကပြောခဲ့တဲ့အတိုင်းပဲဒီသဘောတရားတွေဒီမှားလားမှန်လားဆိုရင်အကြောင်းကတော့မှားတဲ့အကြောင်းကြောင့်ဖြစ်ပေါ်လာတာလည်းရှိမယ်မှန်တဲ့အကြောင်းကြောင့်ဖြစ်ပေါ်လာတာလည်းရှိမယ်ဒါကကိုယ်သိနိုင်ဖို့ပဲအရေးကြီးတယ်သိတဲ့အခါမှာသိဖို့ရန်အတွက်လည်းပဲပရိယတ်တိဆိုတဲ့အခုလိုကျေပြန့်နေအပိုင်းပရိပတ်တိဆိုတဲ့လေ့ကျင့်မှုအပိုင်းအဲ့ဒီနှစ်ပိုင်းကိုမှပြည့်စုံနေရမယ်အဲ့ဒီလိုပြည့်စုံနေတဲ့အမြဟိုဘက်ကိုကြည့်လိုက်တဲ့အခါမှာဒါရီယာငင်းစရာမှမဟုတ်ပဲအသုံးချတတ်ရင်အသုံးချနိုင်ရင်ဒါရီယာအသုံးချလို့ရတာပဲသဘောတရားတွေတရားစကားတွေရဲ့အဖြစ်မဟုတ်ဘူးအသုံးမချနိုင်တဲ့ပုံကိုရဖြစ်ပဲအသုံးမချနိုင်တဲ့အတွက်ကြောင့်သာလျှင်ဒီလိုတိုက်ခိုက်မှုတွေရှင်ပြိုင်မှုတွေဖြစ်နေတာအသုံးချတတ်ရင်ဒေါသကိုလည်းပဲအသုံးချပြီးနိဗ္ဗာန်ကိုရတယ်ဒေါသအသုံးချပြီးတော့လည်းနိဗ္ဗာန်ကိုရတယ်ရှိတယ်မာနအသုံးချပြီးတော့နိဗ္ဗာန်ကိုရတာလည်းဘုရားလက်ထက်ကရှိခဲ့တာပဲတဲ့အဲ့ဒါတွေပြောရင်အရှိသီလလုံပြီးတော့မှတရားရပါတဲ့ပုံကိုရှိသလိုသူရာမေရိယသိက္ခာပုအရက်တော့နေရင်းနဲ့နော်တန်တတိမတ်ကြီးတို့လိုတရားရသွားတဲ့ပုံကိုယ်တွေရှိတယ်။တစ်သက်လုံးသက်လာပြတ်လာတဲ့အင်္ဂုလိမာလာတို့လိုယဟန္တာဖြစ်သွားတဲ့ပုံကိုယ်တွေရှိတယ်။နောက်တစ်ချက်ဟောအနာဂတ်တည်းရဲ့သူခေမကတို့ဆိုတာကာမတုမိစ္ဆာကရအလွန်ကျူးလွန်တဲ့ပုံကိုယ်တွေဒါတရားရသွားယဟန္တာဖြစ်သွားတဲ့ပုံကိုယ်တွေရှိတယ်။အများကြီးပဲအဲ့ဒီထဲမှာထူးထူးဆန်းဆန်းပေါ့ဒါဘုဒ္ဓတရားပြည့်တယ်မှာပါမူတာဝါဒလေရောလုံးအာတိတဲ့သူတရားရတာတော့မရှိဘူး။ပါဏာတိပါဒကြောင့်တရားရနိုင်တယ်။အာရိဏဒါနကြောင့်တခိုးလည်းပဲတရားရနိုင်တယ်။ကာမေလူမိစ္ဆာသာရကျွလွန်တဲ့ပုဂ္ဂိုလ်လည်းပဲတရားကိုသိမြင်နိုင်တယ်။သူရာမေရိယရက်တော့တဲ့ပုဂ္ဂိုလ်လည်းပဲအဲ့ဒီသီလတွေမလုံမင်မဲ့တရားကိုမလုံမင်မဲ့ဆိုတော့မလုံမဲ့လို့ပြောတာမဟုတ်ဘူးနော်။စွန့်ရအောင်လည်းမယူလိုက်တော့မလုံမင်မဲ့တရားရသွားတဲ့ခြေနေတွေရှိတယ်။မူတဝါဒကျွလွန်တဲ့ပုဂ္ဂိုလ်ကတော့တရားရတယ်ဆိုတဲ့အဆင့်ထဲမှာမပါဘူးအဲ့ဒီချက်။ဘာဖြစ်လို့လဲဆိုတော့ဖရာရဲ့တရားရဖို့ရန်လမ်းစဉ်ထဲမှာအဲ့ဒါတော်တော်ရေးကြည့်တယ်။ယုံကြည်ခြင်းမှာစိတ်ရှောက်သွားဖြင့်နံပါတ်၃ချက်မှာစိတ်ရှောက်သွားဖြင့်ဆိုတာလိန်တဲ့ပုဂ္ဂိုလ်ဟာဗဇက်ကလိန်နေဆိုတာစိတ်ကလည်းကလိန်ရတာစိတ်ကလိန်မှာဗဇက်ကလိန်လို့ရတယ်။စိတ်တွေကမလိန်ဘဲနဲ့နောက်ကလိန်လို့ရပါမလား။စိတ်ရှောက်တယ်တဲ့။အဲ့ဒီပုဂ္ဂိုလ်ကမဖြောက်ဘူး။တတ်တဲ့ပုဂ္ဂိုလ်ကစိတ်ဓာတ်တောက်လို့မဟုတ်ဘူးဟုတ်ပါဒေါသတယ်လို့အစင်မသိလို့တတ်လိုက်မိတာတွေရှိတယ်မတော်တဆဖြစ်သွားတာတွေရှိတယ်ခိုးတဲ့လူတွေဒီတိုင်းမဟုတ်လေအမှန်တကယ်စိတ်ပေါက်တဲ့ပုဂ္ဂိုလ်ဟာ လိန်ရောတဲ့ပုဂ္ဂိုလ်ကတော့အကောက်ဆုံးပဲအဲ့ဒါလိန်ရောလို့တော့တရားရသွားတယ်ဆိုတဲ့ပုဂ္ဂိုလ်မရှိဘူးတဲ့ဒါဘုဒ္ဓတာဖြင့်မှတ်ပေါ့ဒီတော့တရားလုံတဲ့အခါမှာသစ္စာဆိုတဲ့အမှန်တရားတွေနဲ့သစ္စာဆိုတဲ့အမှန်တရားကိုသိမြင်မှုသဘောတရားမှာသစ္စာရဲ့ဆန့်ကျင်ဘက်မူတဝါဒသမားတော့တရားဘယ်တော့မှမရနိုင်ဘူးမူတဝါဒသမားတရားမရနိုင်ဘူးတာမုပြမှုရွှေရှုလို့မီးလို့တရားမရဘူးလို့မထင်နဲ့ရနိုင်တယ်ဘုံဘဝမှုကျุလုံးပြီးလို့တရားမရဘူးမထင်နဲ့ရနိုင်တယ်တဲ့ဒါပေမဲ့ဒါလည်းပဲပြဇာနန္ဒရိယကံဆိုတဲ့အမိတ္တရှင်ဖာတ္တရှင်အဲ့ဒီလိုကံကြီးတွေကတော့ကံတတ်ချက်တွေရှိပါတယ်ဒါတွေလည်းကြည်ကြည်ပြတ်ပြတ်မို့လေပြောရင်တော့မဆုံးနိုင်ဘူးဆိုတော့လည်းပဲဒါဒီလောကိစ္စတွေကကိုယ်နဲ့မဆိုင်ပါဘူးကိုယ်နဲ့မဆိုင်ဘူးဆိုတာဒီလာတဲ့ဘဝကိုဒီလောက်ကံကြီးထားတဲ့ပုဂ္ဂိုလ်တွေလည်းမပါပါဘူးမပါတဲ့အတွက်ကြောင့်ဒါတွေကတော့တိတ်ခက်ပြောစရာမလိုဘူးတချို့ကတွေးမှဆိုလို့ဘုဒ္ဓတာရှိရင်ရှိသလားခုနပြောသလိုတွေးတတ်တယ်။ဒါတရားရင်းတမုပြမှုရှိပေမဲ့တရားရနိုင်ရင်မိဘဆိုင်ရောဘယ်လိုလဲဆိုပြီးတော့လုံမှဆိုလို့စကားနော်အဆုံးစမရှိဘူး။အဲ့ဒါလိုတွေလည်းပြစ်တတ်တယ်။ဒါကတော့ဘုဒ္ဓတာနဲ့ကိုယ့်ကိုချိန်ပြီးတော့ပြည့်စုံအောင်မပြောနိုင်ဘူး။ဒါပြည့်စုံအောင်သိကျင်တော့မရှိရင်တော့ဒါမေးလို့ရပါလေ။ပြည့်စုံအောင်တဏှာတဲ့တစ်ခါရင်းမှသုတနာကြီးကြောတွင်တဏှာကြီးကြောတွင်ပြောလို့ရပါမလားဆိုတော့မရဘူး။ဒါကြောင့်မလို့စကားကိုခုနပြောခဲ့တဲ့အတိုင်းပေါ့ဒီစကားတွေဟာပြောလိုက်တဲ့ဟာတွေဟာပြည့်တကယ်တော့မရှိပါဘူး။ဒီဟာပေါ်သုံးမချနိုင်မှုသာလေပြည့်စုံအောင်အသုံးမချနိုင်ဘူးပြည့်စုံအောင်မသိတဲ့အတွက်အသုံးမချနိုင်မှုကသာလေအပြည့်ဖြစ်တတ်ပါရဲ့တဲ့ဒါလည်းမှတ်ပါဘူး။အဲဆက်တနိုင်ဆိုဘူး။ဟောအဆုံးသတ်ကြရအောင်။